ယနေ့သာသနာတော်နှစ်2555နှစ်မြန်မာကောဇာတက္ကသိုလ်1383ခုနှစ်တရင်ဂျူလာပြည့်ကျော်4ရက်ခရစ်နှစ်2022ခုနှစ်အောက်တိုဘာလ16ရက်တနင်္ဂနွေနေ့ညချမ်းအချိန်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းဆန်ဖရန်စစ္စကိုဘေးအေရိယာမှာရှိတဲ့ဒေလီစီတီမြို့ဆရာမွန်ဒီဒယ်ရီထေရဝါဒဓမ္မအသင်းမှာထေရဝါဒဓမ္မအသင်းကဆင်ရင်ကျင်းပအပ်တဲ့ဓမ္မသင်တန်း၌ဥစဉ်တို့ဒီကနေ့ဓမ္မဒါနတရားအလှူပေးလူသွားမယ်သုတ်တံကတော့ပိဋကသုံးဘုံတို့တွင်သုတ်တံတာပိဋကနိဂေ၅ရတို့တွင်မဇ္ဈိမနိဂေ၌လာရှိသောမူလပဏ္ဍတပါဠိတော်မဟာတိပဒောပမသုတ်သောတုတ်ကိုဓမ္မဖြင့်လောကဓာတ်ကိုကြော်ပြခြင်းဆိုတဲ့ကောင်းစဉ်နဲ့တရားလိုပေးသူတော်မှာဖြစ်ပါတယ်။မဟာတိပဒောပမတုတ်ဆိုတဲ့ကောင်းစဉ်ရဲ့အဓိပ္ပာယ်ကမဟာဟတ္ထိဆိုတာကကြီးမားတဲ့ခြင်းဆင်ကြီးပေါ့ပဒဆိုတာကခြေရာမဟာတိပဒဥပမနှစ်ခုတွဲလိုက်တော့ဥလေးကအောဖြစ်သွားပြီးတော့မဟာတိပဒောပမဆင်ခြေရာနဲ့နှိုင်းပြတဲ့ဆင်ခြေရာဥပမာပေးပြီးဟောထားတဲ့သုတ်တံလို့အဓိပ္ပာယ်ရပါတယ်အဲဒီသုတ်ကိုပြီးခဲ့တဲ့ဘက်ကစထားပြီးပြန်မှတ်မိအောင်အချင်းချင်းပြန်ပြီးတော့ပြောရမယ်ဆိုရင်မြတ်စွာဘုရားတာဝတိပြည်မွန်ခြေတော်အကြောင်းမှာတရင်သုံးနေတဲ့ချိန်အရှင်သာရိပုတ္တရာကိုရောမြတ်ကတရားဘာဝနာကျင့်နေတဲ့ယဟန်တော်များကိုဝိပဿနာအလုပ်ပြီးတရားခေါ်ကြတဲ့တုပ်ပဲဖြစ်ပါတယ်ဝိပဿနာအလုပ်ပြီးတရားဟောကြတဲ့အခါမိမိတို့တမာရိထူထောင်ပြီးတို့မှတ်စိတ်နဲ့မှတ်เสียအာယုံနဲ့တစ်ထက်သေးကြပြီးတော့တမာတိဖြစ်လို့ဉာဏ်စကန်းတက်လာတော့မဲ့အချိန်မှာပထမအဦးဆုံးတမတနာဉာဏ်ပိုင်းဆိုင်ရာမိမိခန္ဓာကပြတဲ့သဘောတဘာဝကိုဘယ်လိုလုပ်မှန်ကန်တဲ့ဉာဏ်အမြင်နဲ့ချင်းကပ်မလဲတမတနာဉာဏ်ဖြစ်အောင်သုံးသပ်မလဲတမတနာဉာဏ်နဲ့သုံးသပ်မှအဖြစ်အပျက်ကိုမြင်တဲ့ဥတ္တရာပြဉာဏ်ဆိုတာတက်နိုင်တာပါအဖြစ်အပျက်ကိုမိမိခန္ဓာမှာမိမိစိတ်လေးရအာယုံပြုလို့ပေါ်လာတဲ့သဘောရဲ့ဖြစ်ချင်းပြက်ချင်းကိုမြင်တဲ့ဥဒိယပြဉာဏ်မဖြစ်ခင်အဖြစ်အပျက်မြင်အောင်သုံးသပ်ရတဲ့တမတနာဉာဏ်ဆိုတဲ့ပထမဆုံးဉာဏ်လေးကားတည်းအဲ့ဒီလေးကားတည်းကိုတက်ဖို့အတွက်ဒီသုတ်တံကအဓိကအထောက်အကူပြုပါလိမ့်မယ်အဲ့တော့ရှင်သာရိပုတ္တရာကိုရောမြတ်ကြီးကငါရှင်ယဟန်တို့တဲ့ကုန်းနေတတ္တဝါတွေထဲမှာသင်္ဒရဝဟာအကြီးဆုံးပဲတဲ့အဲ့တော့သင်ဟာအကြီးဆုံးဖြစ်တဲ့အတွက်ကြောင့်ကုန်းနေတရဝရရဲ့ခြေရာမှန်တဲ့ဟာသင်ခြေရာအောက်မှာပဲအကုန်လုံးအကျုံးဝင်တယ်လို့ပဲတဲ့လောကပြုတ်ပြုတ်တမယကုသိုလ်တွေအလည်းပဲနောက်ဆုံးတစ္ဆာဆိုတဲ့သင်ခြေရာအောက်မှာပဲအကျုံးဝင်သွားတာရှိပါပဲတဲ့ဘယ်ကုသိုလ်မဆိုနောက်ဆုံးသင်ခြေရာအောက်သင်္ချေရနဲ့တူတဲ့တစ္ဆာရဲ့အောက်မှာအကျုံးဝင်သွားတာကြည့်တယ်ဆိုပြီးတော့ဒီဥပမာလေးပေးပြီးတော့တရားနိဒံပနက်ကိုစတင်ပါလေ။အဲ့တော့ပြည်ပြည်သမီးကကုသိုလ်တွေကဘယ်လိုလုပ်သင်္ချေရနဲ့တူတဲ့တစ္ဆာအောက်မှာအကျုံးဝင်ရတော့ဆိုတော့လူတွေကုသိုလ်ပြုကြတာဘာလို့ဖို့ပြုကြတာတော့ဆိုတော့ကိုမလိုချင်တာတွေမရဖို့ကိုလိုချင်တာတွေရဖို့ကုသိုလ်ပြုကြတာမလိုချင်တာမရအောင်လိုချင်တာတွေရအောင်ဆိုတော့ရည်ရွယ်ချက်နဲ့ကုသိုလ်ပြုတာဆိုတော့တစ္ဆာ၄ချက်ကိုဦးဇင်းတို့အလုံးပြန်ပြီးတော့ဉာဏ်လေးနဲ့ဆင်ခြင်ကြည့်လိုက်ကိုမလိုချင်တာဒုက္ခတစ္ဆာကိုမလိုချင်တာဘာတစ္ဆာလဲဒုက္ခတွေမလိုချင်ဘူးတဲ့အဲ့တော့ကိုလိုချင်တာကချမ်းသာအဲ့ဒီချမ်းသာဆိုတာကမပြည့်မစည်အမြဲတည်တဲ့ချမ်းသာဆိုရင်ဘုံမကောင်းဘူးနော်အဲ့ဒီချမ်းသာဆိုတာကနိရောဓသစ္စာတန်တိဒုက္ခနော်ဖြစ်ချင်းပြက်ချင်းမရှိတဲ့တန်တိဒုက္ခအစင်မြဲချမ်းသာတဲ့တန်တိဒုက္ခအဲ့ဒါကိုနိရောဓသစ္စာအဲ့တော့ဒီနိရောဓသစ္စာလို့ခေါ်တဲ့ တန်တိဒုက္ခမပြတ်မစီအမြဲတည်တဲ့တန်တိဒုက္ခကိုရဖို့အတွက်မဂ္ဂသစ္စာလမ်းကြောင်းကနေမဂ္ဂင်၈ပါးကျင့်စဉ်နဲ့ကောင်းမှုကုသိုလ်တွေမလုပ်ရဘူးလားလုပ်ရလားလုပ်လိုက်တဲ့အခါကျတော့ဒုက္ခသစ္စာရဲ့သဘောကိုမြင်တော့ဒုက္ခသစ္စာဝိမိစာလေးအပေါ်မှာဆွဲနေတဲ့တဏှာဥပါဒံဆိုတဲ့သမုဒိယသစ္စာဝိမိစာတွေမငြိမ်းဘူးလားငြိမ်းလားငြိမ်းသွားတဲ့အခါဏိရောဓသစ္စာလို့ခေါ်လဲကိုလိုချင်တဲ့ချမ်းသာသစ္စာမပေါ်ဘူးလားပေါ်လားဒါဆိုရင်ဦးဇင်းတို့တရားတော်မကြီးလုံးသမျှကုသိုလ်ဟာသစ္စာ၄ချက်ကနေတွေ့ပြီးသွားရောက်ထုံးစံရှိရလားဒါဆိုရင်လုံးသမျှကုသိုလ်အားလုံးဒီဘယ်အောက်မှာပဲအကျိုးဝင်နော်သစ္စာအောက်မှာဒါကြောင့်ရှင်သာရိပုတ္တရာကအဲ့ဒီလိုမျိုးစလိုက်တယ်တရားပဲနဲ့စပြီးတော့ရှင်သာရိပုတ္တရာကအဲ့ဒီမှာသစ္စာ၄ချက်အကျဉ်းချုပ်ပြောဆင်းရဲမှန်ဖြစ်တဲ့ဒုက္ခအရိယသစ္စာဒီဒုက္ခတွေကိုမွေးဖွားပေးတဲ့ဆွဲလန်းတက်မဲ့ခြင်းတဏှာသမုဒိယလို့ခေါ်တဲ့ဆင်းရဲကြောင့်အမှန်ဒုက္ခသမုဒိယအရိယသစ္စာဒီအကြောင်းတဏှာဥပါဒံချုပ်ငင်းသွားတဲ့ဖြင့်အကျိုးဒုက္ခသစ္စာကိုမိစားတို့အကြောင်းအကျိုးစုံလိုက်ချုပ်ငင်းပျက်စီးတဲ့ခန္ဓာပေါ်လာတဲ့အငြိမ်းချက်လို့ခေါ်တဲ့និရောဓအရိယသစ္စာထိုនិရောဓအရိယသစ္စာကိုရအောင်မဂ္ဂင်ရှေးအကျင့်ပฏิပတ်လို့ခေါ်တဲ့အကျင့်မှန်ဖြစ်တဲ့မကအရိယသစ္စာတို့ဆင်းရဲချုပ်ရနိဗ္ဗာန်ရဲ့ရောက်ကြောင်းအကျင့်စဉ်အကျင့်မှန်ဖြစ်တဲ့ဒုက္ခနိရောဓကာမိနိပฏิပဒါအရိယသစ္စာဆိုပြီးတော့သစ္စာဘယ်နှချက်တော့လေးချက်အဲ့တော့အဲ့ဒီအထဲမှာဦးဇင်းတို့တရားတော်မတွေကအာလုံးသောပုဂ္ဂိုလ်တွေကဒုက္ခတွေကိုကြောက်တယ်ဒုက္ခတွေကိုလိုချင်တယ်ကိုမလိုချင်တာကဒုက္ခတွေကိုလိုချင်တာကဒုက္ခဒါဆိုရင်ဒီလိုဒုက္ခတွေရဖို့အတွက်ဆိုရင်ဒုက္ခတွေရဲ့သဘောတဘာဝကိုနားလည်ရမယ်ဒုက္ခတွေရဲ့သဘောတဘာဝကိုနားလည်မှဒီဒုက္ခတွေရဲ့အကြောင်းတရားကိုနားလည်ရမယ်အကြောင်းနဲ့အကျိုးနားလည်မှသာလျှင်မိမိတို့ဒီဒုက္ခတွေငြိမ်းအောင်ဘယ်လိုလုပ်မလဲဆိုတာကိုမိမိတို့ဉာဏ်ကရွေးချယ်ဆုံးဖြတ်ပြီးတော့အကြောင်းတရားတွေကိုပယ်တတ်နိုင်မှာဖြစ်တယ်အဲ့တော့ဒီသစ္စာလေးချက်တွေကဥစဉ်တို့တကယ်တမ်းနားလည်ရမှာကဒုက္ခအရိယသစ္စာကိုနားလည်အောင်ကြည့်ရမှာ။ဘာလို့နားလည်အောင်ကြည့်ရမှာလဲ။အဲတော့ဥစဉ်တို့တရားမရသေးတာကဒီဒုက္ခအရိယသစ္စာကိုတကယ်တမ်းနားမလည်လို့။ဥစဉ်တို့အားလုံးသောပုဂ္ဂိုလ်တွေကဘဝထဲမှာအကုန်လုံးကိုဒုက္ခအရိယသစ္စာလို့လက်မခံနိုင်တဲ့အတွက်ကြောင့်ဟိုဟာကိုလိုက်တွေ့တရားကိုလိုက်တွေ့ဟိုဟာတို့ကျင်တာတို့ကျင်အကုန်မဖြစ်ဘူးလား။အဲ့ဒါကဘာလို့လဲဆိုတော့အဲ့ဒီကိုယ်တွေ့ထားတဲ့အရာမှန်သမျှကိုဒုက္ခလို့ကိုကမြင်လို့လားမမြင်လို့လားနော်ဒါကြောင့်အဲ့ကိုယ်တွေ့ထားတဲ့အရာတွေဟာတကယ်ဆင်းရဲအမှန်ဒုက္ခအရိယသစ္စာတွေလို့နားလည်အောင်အရင်ဆုံးပြုလို့ရမယ်အဲ့တော့ဒုက္ခကလွတ်ချင်တယ်ဆိုရင်ဒုက္ခရဲ့သဘောကိုနားလည်အောင်အရင်ကြည့်ခိုင်းတာယောဂီပုဂ္ဂိုလ်ရဲ့အလုတ်ကဒုက္ခကိုနားလည်အောင်ကြည့်ခြင်းပဲဒုက္ခတွေကိုဒုက္ခလို့နားလည်ပြီဆိုရင်အဲ့ဒီဒုက္ခတွေပေါ်မှာဆွဲတဲ့အဆွဲကအလိုလိုမငြိမ်းဘူးလားငြိမ်းလားအဲ့တော့ဒုက္ခတွေကိုဒုက္ခမှသိအောင်နော်ဦးဇင်းတို့ဒီဒုက္ခတွေကိုဒုက္ခမှမသိအောင်ကကိလေသာတွေကဖုံးထားတာအဝိဇ္ဇာနဲ့တဏှာကမဖုံးထားဘူးလားဖုံးထားတာဖုံးထားတဲ့အခါကျတော့ဒုက္ခတွေရဲ့သဘောမှန်ကိုဦးဇင်းတို့အားလုံးကလက်ခံရလားလက်မခံဘူးဘာလို့လဲဆိုအဝိဇ္ဇာနဲ့တဏှာကဖုံးထားတဲ့အခါကျတော့ဒီဒုက္ခတွေကိုဒုက္ခမှန်ဒုက္ခပဲလို့တကယ်ကိုဉာဏ်ကလက်မခံလက်မခံတဲ့အခါကျတော့အဲ့ဒီဒုက္ခတွေရဲ့ဒုက္ခအရိယသစ္စာအပေါ်မှာတွားပြီးတော့ဆွဲလန်းတဲ့တဏှာဥပါဒဏ်တွေကအကြောင်းတရားတွေကတွားတော့ဖြစ်တဲ့အခါကျတော့အကြောင်းဖြစ်ပြီးဆိုရင်အကျိုးကမလာဘူးလားလာလားလာတယ်ဒါကြောင့်ဒုက္ခအရိယသစ္စာနားလည်ဖို့အတွက်အရှင်သာရိပုတ္တရာကအဲ့ဒီသစ္စာ၄ချက်ထဲကဒုက္ခသစ္စာကိုဆွဲထုတ်လိုက်တယ်ဒါကလည်းပဲကြားနေကြတိုင်းပဲနော်ပရိသန်နေရခြင်းဒုက္ခအနှစ်ချုပ်ပြောလိုက်တော့အိုရခြင်းဒုက္ခနာခြင်းဒုက္ခသိရခြင်းဒုက္ခသောကပရိဒေဝဒုက္ခဒေါမနတဥပါဒဒါတွေဒုက္ခလိုချင်တာနေရတာဒုက္ခနောက်ဆုံးအချင်းချုပ်လိုက်ရင်ခန္ဓာ၅ပါးဒီပါလေဒုက္ခသစ္စာခန္ဓာ၅ပါးဒီပါသစ္စာလေအဲ့ဒီခန္ဓာ၅ပါးထဲမှာပထမဆုံးယုတ်တရားနဲ့ပတ်သက်တဲ့ခန္ဓာရူပခန္ဓာအဲ့ဒီရူပခန္ဓာဆိုတာလည်းယုတ်တရားအစုဆိုတာဘာတွေနဲ့ဖွဲ့စည်းထားတာတော့ဆိုအခြေခံမဟာဘုံနဲ့ဥပါဒာယုတ်တဲ့ဘာနဲ့ဘာတော့မဟာဘုံနဲ့ဓာတ်ကြီး၄ပါးကိုမဟာဘူတမဟာဘုံလို့ခေါ်တယ်ဓာတ်ကြီး၄ပါးအစုဝေးမိတဲ့အခါမှာပေါ်လာတဲ့အစင်းအတန်အနတ်အရတာစတဲ့ကြံတဲ့ယုတ်တွေကိုကြတော့ ဋ္ဌကြီး၄ပါးကိုမှီပြီးဖြစ်ရတဲ့ယုတ်တွေမို့လို့ဘာယုတ်လို့ခေါ်လို့ဥပါဒာယုတ်ဘာယုတ်လို့ခေါ်လဲအဲ့တော့ယုတ်တရားတွေရဲ့မှီရအထေကံအမာကိုကတော့အခြေခံဋ္ဌကြီးဘယ်နှပါးရှိတော့တော့နော်မြေဋ္ဌရဲ့ရေဋ္ဌရဲ့မိဋ္ဌရဲ့လေဋ္ဌရဲ့ဆိုပြီးဋ္ဌကြီးဘယ်နှပါးတော့အဲ့တော့ပမာလုံးပြောရင်နော်အဲ့တော့ပါဠိတုတ္တပထဝီဋ္ဌအာဘောဋ္ဌဒေဇောဋ္ဌဝါယောဋ္ဌဆိုပြီးဋ္ဌကြီးဘယ်နှပါးတော့ပထဝီဋ္ဌဒါလွယ်လွယ်ပြောတော့မြေဋ္ဌပေါ့နော်အဲ့တော့ဒါကနာမည်ပဲရှိတာအဲ့ဒီညီတက်ပထဝီတက်ဆိုတာကဥစဉ်တို့ယောဂီပုဂ္ဂိုလ်တွေနားလည်ရမှာကမာကျဲသဘောပျော့တဲ့သဘောကျန်းတဲ့သဘောနူးညံ့တဲ့သဘောအဲ့ဒါကိုပထဝီတက်ညီတက်လို့ခေါ်တယ်အာဘောဓာဆိုတာကယူစည်းဖွဲ့စည်းတဲ့သဘောအဲ့ဒါကိုဘာတက်လို့ခေါ်လဲအာဘောဓာညီတက်တို့အာဘောဓာတို့ဆိုတာကအမည်နာမပညာယောဂီပုဂ္ဂိုလ်တို့နားလည်ရမှာကအဲ့ဒီအာဘောဓာရေဓာဆိုတာကယူစည်းတဲ့သဘောလေးဖွဲ့စည်းတဲ့သဘောတရားလေးကိုပြောတာသဘောပေါက်လားနောက်ကတေဇောဓာဆိုတာကပူရာအေးရာတေဇောဓာတေဇောဓာမိဓာပမာလုံးမိဓာလို့ပြောပြီမယ်လို့အဲ့ဒီတေဇောဓာမိဓာဆိုတဲ့အောက်မှာပူတဲ့မိအေးတဲ့မိဟုတ်ပြီလားနော်အေးရာလည်းပဲမိလို့မကြက်ဘူးလားကြက်လားရေခဲတုံးနေတဲ့မှာငားထည့်ထားရင်အဲ့ငားဟာကြက်လို့ဖြစ်မသွားဘူးလားနော်အဲ့တော့ဒါတိတတေသောလို့ခေါ်တယ်ဗာတေသောလို့ခေါ်တော့နော်ဒီလိုမီးပဂတိမီးရဲ့တေသောကျတော့အုံနှတေသောလို့ခေါ်တယ်ဗာတေသောလို့ခေါ်တော့နော်အဲ့တော့အပူဓာတ်အေးဓာတ်နှစ်မျိုးလုံးကိုတေသောလို့ခေါ်တယ်တေသောနဲ့လည်းကြက်တာအတီနော်အေးနဲ့လည်းကြက်တာပဲအပူနဲ့လည်းကြက်တာပဲဒါကြောင့်ရေခဲတုံးထဲမှာလက်တွေပါလေအကြာကြီးထားလိုက်တဲ့နေရတယ်ဆိုရင်လက်တွေပါလေပြုတ်ပြက်ထွက်သွားတယ်ဆိုတော့ကျက်ဆွေးမြင့်ရင့်ရောက်သွားတဲ့သဘောပေါ့နော်အဲ့တော့တေဇောဓာတ်ဆိုတာပါဠိလိုနာမည်ဗမာလိုနာမည်ဆိုရင်မိဓာတ်သူ့ရဲ့သဘောကပူတဲ့သဘောအေးတဲ့သဘောအဓိကကဓာတ်ကြီးလေးပါးဆိုတာသဘောတရားကိုသိရမှာနော်အမည်နာမကိုသိဖို့ကအရေးမကြီးဘူးသဘောတရားသိဖို့ပဲဝါယောဓာတ်ဆိုတာကထောက်ကန်တဲ့သဘောတွန်းကျွေးတဲ့သဘောအဲ့ဒါကိုဘာဓာတ်လို့ခေါ်တော့ဝါယောဓာတ်နော်ဗမာလိုဆိုရင်လေဓာတ်လို့ခေါ်တာပေါ့အဲ့တော့ယောဂီပုဂ္ဂိုလ်တို့နော်တမတနာဉာဏ်ဖြစ်ဖို့ဒုက္ခသစ္စာဒုက္ခဒုက္ခသစ္စာမှန်သိဖို့အတွက်အရှင်သာရိပုတ္တရာကိုရောင်မြတ်ကြီးကအရှုခံဒီနေရာမှာဓာတ်ကြီး၄ပါးနဲ့ပြမှာဗာ၄ပါးနဲ့ပြမှာလေအဲ့တော့ပထမဆုံးပထဝီဓာတ်ကိုပြအာယုံပြကြည့်အောင်ပထဝီဓာတ်နော်ကျမ်းတဲ့သဘောနှုတ်တဲ့သဘောဟုတ်ပြီလားထင်ရှားတဲ့သဘောတိမ်မွေးတဲ့သဘောနော်ပထဝီဓာတ်ရဲ့သဘောကအပြော့အမှားမာတဲ့သဘောပြော့တဲ့သဘောအဲ့ဒါကိုဗာဓာတ်လို့ခေါ်လေပထဝီအဲ့ဒီသဘောတရားကခန္ဓာကိုယ်အတွင်းပိုင်းမှာရောမရှိဘူးလားဗဟိတတောတောင်ရင်မြစ်တစ်ပင်နေမှာရောဒီဓာတ်သဘောကမရှိဘူးလားအဲ့တော့ဒီပထဝီဓာတ်เนาะပျော့တဲ့သဘောမာတဲ့သဘောနူးညံ့တဲ့သဘောကျန်းတဲ့သဘောဒီသဘောတရားဟာအစ္ဆတ္တမှာအစ္ဆတ္တလို့ခေါ်တဲ့အတွင်းပိုင်းမှာလည်းရှိတယ်ဗဟိတလို့ခေါ်တဲ့အပြင်ဘက်မှာလည်းရှိတယ်အဲ့တော့ယောဂီပုဂ္ဂိုလ်တွေအဓိကထားရှုရမှာကအစ္ဆတ္တခန္ဓာကိုယ်ရဲ့အတွင်းမှာရှိတဲ့ဒီဓာတ်သဘာဝကိုဝိပဿနာရှုရင်အဓိကထားရှုရမယ်တဲ့ဘာလို့လဲဆိုတော့ဒီနေရာမှာအကြောင်းပြတာကဦးဇင်းတို့တတ္တဝါတွေဆွဲလန်းတာကဣဇ္ဇတပထဝီနဲ့ဗိဓပထဝီဘယ်ပေါ်မှာပဲပူဆွဲလန်းနော်ကိုယ့်ရဲ့ဣဇ္ဇတမှာရှိတဲ့ပထဝီဓာတ်ကိုပဲပူဆွဲလန်းတာတဲ့ဗိဓပထဝီဓာတ်တွေကိုဆွဲလန်းတာကဣဇ္ဇတနဲ့ရှင်လိုက်ရင်မပြင်းထန်ဘူးတဲ့ဒါကြောင့်ဣဇ္ဇတပထဝီပေါ်မှာဆွဲလန်းမှုတွေပြည့်ရအောင်လို့ဣဇ္ဇတပထဝီရဲ့အကြောင်းကိုနားလည်အောင်ကြိုးစားစီရင်လို့ဝိပဿနာရှုတဲ့အခါဣဇ္ဇတပထဝီကိုဒီကထားရှုရမယ်အဲ့တော့ဣဇ္ဇတပထဝီမှာကြမ်းတမ်းတဲ့သဘောလေးတွေ၊နုညံ့သိမ်မွေ့တဲ့သဘောလေးတွေ၊ဒီသဘောတရားတွေကိုဝိပဿနာမရှုဘူးဆိုရင်အဲ့ဒီသဘောတရားကိုမိမိတို့ကငါရဲ့နော်သဘောသူ့ရဲ့သဘောနော်ဒီဓာတ်တွေရဲ့စုဝေးထားတဲ့အစုဝေးပုံတံပညာကိုအကြောင်းပြုပြီးတော့လောကရဲ့ခေါ်ပညာထားတဲ့ပညာချက်တွေကိုတကယ်အမှန်တရားလို့စိတ်ထဲမှာမထင်ဘူးလားထင်လားနော်ဒီဓာတ်သဘာဝတရားသဘောသဘာဝကိုပင်ကိုအားဖြင့်နားမလည်တဲ့အခါကျတော့အဲ့ဒီဓာတ်တဘာဝရဲ့အစုဝေးပုံတံပညာပေါ်လာတဲ့အပေါ်မှာမူတည်ပြီးတော့ငါပဲသူပဲယောက်ျားပဲမိန်းမပဲလို့တယောက်နဲ့တယောက်နားလည်အောင်ခေါ်ပညာထားတဲ့ပညာတွေကိုတကယ်အမှန်တရားလို့နော်ထင်မှတ်ပြီးတော့အဲ့ဒီအပေါ်မှာဆွဲနေတဲ့တဏ္ဍမာနဒိဋ္ဌိအစွဲလန်းတွေကမပြေရော့နိုင်ဘူးတဲ့ဒါကြောင့်တရားနဲ့တရားနားလည်အောင်ပြည့်ညက်ချင်းညှတာပဲတကယ်အမှန်တရားမဟုတ်ဘူးတကယ်အမှန်တရားကဒါဓာတ်တဘာဝတွေရဲ့ဖြစ်ချင်းပြက်ချင်းညတာပဲလို့အဲ့ဒီကြောင့်ပရမတ်မြင်အောင်ကြည့်ရအောင်ဝိပဿနာရှုတယ်ဆိုတာပြည့်ညက်တင်လန်းဆုံးနေလို့မရဘူးအ အဲ့ဒီပညာရဲ့အောက်မှာရှိနေတဲ့တကယ်အရှိတရားပရမတ်တရားကိုတွားကြည့်ရတယ်။အဲ့တော့ပရမတ်တရားတွားကြည့်တော့ပထဝီဓာတ်ရဲ့သဘောတဘာဝကဘာလဲဆိုရင်မာတဲ့သဘောပျော့တဲ့သဘောကျန်းတဲ့သဘောနူးညံ့တဲ့သဘောအဲ့ဒါကိုဘာတဲ့လို့ခေါ်ခန္ဓာကိုယ်အတွင်းတိုင်းမှာယောဂီပုဂ္ဂိုလ်တို့တမာတိရလာလို့အာနာပါနကမ္မဋ္ဌာန်းနဲ့ဝင်လေထွက်လေမှတ်ရင်းနဲ့ဓမ္မမုတ်ဖောင်းတာပိန်တာမှတ်ရင်းနဲ့တမာတိတွေရလို့စိတ်တွေတည်ငြိမ်လာပြီးမှတ်စိတ်နဲ့မှတ်เสียအာယုံနဲ့တစ်ထက်တည်းကြလို့ဘယ်မှစိတ်မလွတ်တော့ဘူးဆိုတဲ့အချိန်မှာခန္ဓာကိုယ်တစ်ကိုယ်လုံးဘယ်နေရာစိုက်ကြည့်တိုက်စိုက်ကြည့်လိုက်အဲ့ဒီသဘောတဘာဝတွေတဏှာမဟုတ်တဏှာတွေးလိုက်မယ်မာတဲ့သဘောနုညံ့တဲ့သဘောကြမ်းတဲ့သဘောတိမ်မွေးတဲ့သဘောတွေဒီဘယ်နေရာမှာဆိုတွေးလိုက်မယ်ဘယ်အစိတ်ပိုင်းနေမှာအများဆုံးတွေးမှာလဲဆိုတော့ဇပင်ဆိုတဲ့နေရာမှာတွေးနိုင်တယ်ဒါရကမကြီးတွေတရားကြီးတွေသိပါတယ်နော်မိမိတို့စပယ်နေရစီလေးပါလေမလေးမပြစ်ထားရင်ကြမ်းတမ်းခက်တယ်အောင်မှုဖြစ်မနေဘူးလားစီလေးတွေပါလေကြီးလိမ့်လိုက်လို့အပူလေးတွေပါလေကြီးပေးလိုက်တယ်ဆိုရင်နူးညံ့ပျော့ပြောင်းမှုဖြစ်မလာဘူးလားကြမ်းတမ်းတဲ့သဘောနူးညံ့တဲ့သဘောနှစ်ခုမရှိဘူးလားအဲ့ဒါဘာဓာတ်ရဲ့လက္ခဏာလဲပထဝီဓာတ်ရဲ့လက္ခဏာဘာဓာတ်ရဲ့လက္ခဏာလဲထိုနည်းတူသွားပဲနော်ဒီမွေးညင်းလေးတွေနော်နှခါခြေသက်လက်သေးတွေဒန္တသွားတဆောအရေးဒီအစိတ်ပိုင်းနေနော်နောက်တစ်ခါနော်ဒါကြောင့်မန္တအတာနာရုအကျော်အဋ္ဌိအယောအဋ္ဌိမင်းသာရိုးရင်းချင်းစီအဲ့ဒီအစိတ်ပိုင်းနေမှာလည်းပဲယောဂီပုဂ္ဂိုလ်တို့တွေ့နိုင်တယ်ပေါ့နော်ရိုးရင်းချင်းစီနောက်တကအညှို့နှလုံးအသက်အမြင့်အပြင်အဆုတ်ဥမဥဒေအစာသက်အစာဟောင်းဆိုတဲ့ဒီနေရာတွေမှာသောတော်ကပြောခဲ့တဲ့မာတဲ့သဘောပြောတဲ့သဘောကြမ်းတဲ့သဘောတိမ်မွေးတဲ့သဘောအဲ့ဒီနေရာတွေမှာအများဆုံးတွေ့နိုင်တယ်ပထဝီဓာတ်နော်အများဆုံးတွေ့နိုင်ယောဂီပုဂ္ဂိုလ်တို့အဲ့ဒီနေရာတွေမှာအများဆုံးတွေ့နိုင်တယ်ပေါ့ကျန်တဲ့နေရာတွေမှာလည်းပဲဒီပူတဲ့ကျန်တဲ့ဒီကျန်တဲ့သဘောနှုံးညံ့တဲ့သဘောတွေဟာနေရာတကာရှိပါတယ်တဲ့အဲ့ဒါကိုနော်ပထဝီဓာတ်မြေဓာတ်လို့ခေါ်တယ်နော်အဲ့တော့အဲ့ဒီပထဝီဓာတ်မြေဓာတ်အိဇဒတ်မှာရှိတဲ့မြေဓာတ်ရဲ့သဘောကိုနော်ဖြစ်ပြီးပြတ်သွားတယ်ဆိုတဲ့သဘောမမြဲတဲ့သဘောကိုဒီတိုင်းကြည့်ရင်စအထုတ်ကယောဂီကမထင်ပါဘူးတဲ့အဲ့တော့မထင်တော့အဲ့ဒီအိဇဒပထဝီရဲ့မမြဲတဲ့သဘောကိုဗေဒပထဝီတွေနဲ့နှိုင်းခိုင်းပြီးတော့မှဉာဏ်နဲ့သုံးသပ်ရပါတယ်နော်ဉာဏ်နဲ့ဆင်ခြင်သုံးသပ်ရတယ်ဒါကြောင့်တခါတလေဦးဇင်းတို့ဒီမှာရှင်သာရိပုတ္တရာကုလမြတ်ကြီးပြထားတာရိုးရိုးချင်းချင်းလေးပြထားတာနော်အဲ့တော့တခါတလေဒီတမတနာဉာဏ်ဖြစ်ဖို့ဟာဒီသဘောကိုတော့တွေ့ပြီဒါပေမဲ့အဲ့ဒီသဘောရဲ့ဖြစ်ချင်းပြက်ချင်းတခါတဲ့အနိစ္စဒုက္ခအနတ္တလက္ခဏာယောဂီပုဂ္ဂိုလ်မှာတတ်မထင်ဘူးတချို့ပါရမီပါတဲ့ပုဂ္ဂိုလ်တွေဉာဏ်ထက်တဲ့ပုဂ္ဂိုလ်တွေကျတော့တခဏလေးတမာတိရယုံနဲ့အဲ့ဒီသဘောတဘာဝတည်းဖြစ်ပြက်တဲ့ကိုတတ်မြင်တဲ့ဥဒိယပြဉာဏ်ရောက်တဲ့ပုဂ္ဂိုလ်တွေလည်းရှိပါတယ်အဲ့ဒီလိုတတ်မထင်တဲ့ပုဂ္ဂိုလ်တွေကျတော့အဲ့ဒီသဘောတွေရဲ့ဖြစ်ချင်းပြက်ချင်းကိုနားလည်ဖို့အတွက်ကျတော့တမတ္တနာဉာဏ်နဲ့ဇွတ်မိတ်ပြီးတော့ကိုဖြစ်ပြက်ဖြစ်ပြက်လို့ညာအကူညီနဲ့ကိုတင်ထားတဲ့စာရည်ရဲ့အကူညီနဲ့ဖះစတဲ့သူတော်ကောင်းတွေဟောထားတဲ့တရားတော်တွေကိုနာယူထားတဲ့အသည့်နဲ့ကိုတွေ့နေရတဲ့သဘောကိုစိုက်ပြီးတော့ရှုရတဲ့သဘောရှိပါတယ်။နော်။ဒီနေရာမှာရှင်သာရိပုတ္တရာဘယ်လိုပြလဲ။ဗိဓမှာပထဝီဓာတ်လွန်ခဲ့တဲ့နော်ဒီတောတွေတောင်တွေမြေကြီးတွေတောင်ကြီးတွေမရှိဘူးလား။အဲ့ဒီသဘောတဘာဝတွေကိုကြည့်ပါတဲ့။အဲ့တော့ဒီသဘောတဘာဝတွေဦးဇင်းတို့သိပ္ပံပညာကပြောထားတာနဲ့ဗုဒ္ဓပြောထားတာနဲ့တစ်ထပ်ထဲကြတာရှိတယ်။ဦးဇင်းတို့ကဘာဂျိုကြီးဟာအာကာသထဲမှာလွင့်မျောနေတဲ့အစိတ်ပိုင်းတစ်ခုဂျိုကြီးတစ်ခုအဲ့ဒါကိုစัจ java လာတစ်ခုအဝန်းဝိုင်းတစ်ခုလို့ခေါ်တယ်။အဲ့ဒီလိုစัจ java လာဘောင်းဟာဟဲ့ဒီအာကာသထဲမှာဂရေတသိမ့်မကရှိတယ်။ဘယ်လောက်ရှိလဲ။စัจ java လာဂရေတသိမ့်နော်အဲ့ဒီလိုနန္တစัจ java လာလို့ရှိအဲ့တော့ဒီလိုမျိုးဂရေတသိန်းသောအာကာသထဲမှာလွတ်မျောနေကြတဲ့စัจ java လာတွေဟာသူ့ရဲ့တဘာဝအားလျော်စွာဒီဓာတ်တွေရဲ့ဖောက်ပြန်တဲ့အချိန်မှာတစ်ချိန်ချိန်မှာဒီစัจ java လာတွေဟာရေနဲ့တော်လကောင်မီးနဲ့တော်လကောင်လေနဲ့တော်လကောင်တစ်ခုခုနဲ့ပျက်စီးရတယ်တခါတလေကမ္ဘာလောကကြီးဟာရေလွှမ်းမိုးခံရပြီးပျက်စီးတာရှိတယ်တခါတလေမီးခုံတောက်လာပြီးပျက်စီးတာရှိတယ်တခါတလေလေဓာတ်တွေကြောင့်ပျက်စီးတာရှိအဲ့တော့ဒီနေရာမှာရှင်သာရိပုတ္တရာကိုရောမြတ်ကြီးကဒီအနန္တစัจ java လာဒီစัจ java လာဂရေတသိန်းဒီဦးဇင်းတို့ဒီရေဓာတ်နဲ့ပြတ်တဲ့အခါစัจ java လာဂရေတသိန်းပြတ်တယ်လို့ဆိုပါတယ်အ အဲ့တော့အာဘောဓာတ်လို့ခေါ်တဲ့ရေဓာတ်တွေလွှမ်းမိုးလာတဲ့အခါဒီလောက်ဒုဒေကြီးမားတဲ့မြေကြီးတွေတောင်ကြီးတွေဟာအစိမ့်စိမ့်ပေါ်မှာအကုန်လုံးပြိုကွဲသွားတယ်ကြည့်နော်အာဘောဓာတ်တွေလွန်ခဲလာရင်ဘာဓာတ်တွေပြတ်သွားလဲပထဝီဓာတ်တွေပြတ်သွားတယ်ဘာဓာတ်တွေပြတ်သွားလဲအဲ့တော့ဦးဇင်းတို့ခန္ဓာကိုယ်ထဲမှာလည်းအာဘောဓာတ်တွေလွန်ခဲလာတယ်ယူစီးတဲ့အာဘောတွေလွန်ခဲလာပြီဆိုရင်ပထဝီဓာတ်တွေပြတ်ပြီးတော့နော်ဒီခန္ဓာကိုယ်မှာဖောက်ပြက်မှုတွေဖြစ်တတ်တယ်။အဲ့တော့ဒီလိုမျိုးကမ္ဘာလောကကြီးဟာတစ်ချိန်ချိန်မှာအာဘောဓာတ်တွေရေဓာတ်တွေလွန်ခဲ့ပြီးတော့ဘယ်တော့မှမပြည့်စည်ဘူးထင်ရတဲ့ဒီမြေကြီးတွေတောင်ကြီးတွေဟာအစိမ့်စိမ့်အမှောင်မှာပြိုကွဲပြည့်စည်ရတယ်ဆိုတာကိုဉာဏ်နဲ့ယူလိုက်တာ။ဒါဗဟိတပထဝီဓာတ်ရဲ့ပြည့်စည်ပုံကိုဉာဏ်နဲ့ယူပြီးတော့အခုယောဂီပုဂ္ဂိုလ်ကတွေ့နေရတဲ့ခန္ဓာကိုယ်ထဲမှာတွေ့နေရတဲ့ကျမ်းတဲ့သဘောနုညံ့တဲ့သဘောเนาะအဲ့ဒီသဘောလေးဟာလည်းပဲတခဏလေးပဲတည်တဲ့ဒီတခဏလေးပဲပေါ်နေတဲ့ဒီပထဝီဓာတ်လေးဟာလည်းပဲဘယ်တော့ကြာကြာတည်မှာမို့လဲလို့ဗေဒပထဝီကိုထောက်ပြီးတော့အစ္ဆဒပထဝီဓာတ်ရဲ့သဘောကိုအဲ့ဒီလိုမျိုးဉာဏ်နဲ့ကူပေးရတယ်တမသနဉာဏ်နဲ့သုံးသပ်ပေးရတယ်ဆာဆာပြီးဖြစ်ပြမမြင်တဲ့ပုံကိုဓာတ်သဘောတော့တွေ့ပြီအဲ့ဒီဓာတ်သဘောကိုကိုကဒီလိုမျိုးရှင်သာရိပုတ္တရာပေးတဲ့နည်းနဲ့အဲ့တော့ဗေဒတကယ်ပထဝီဓာတ်ကြီးတွေတော့မှာဒီလိုမျိုးအာဘောဓာတ်တွေလွန်ခဲ့တဲ့အခါမပြည့်စည်ဘူးထင်ရတဲ့အရာတွေတော့မှာအနိစ္စတာပညာရေးတတိတဲ့မမြဲတဲ့သဘောထင်ရှားပါလိမ့်မယ်ခရဓမ္မတာကုန်ခန်းတဲ့သဘောထင်ရှားလာလိမ့်မယ်ဝေယဓမ္မတာပြက်တဲ့သဘောဟာပညာရေးတတိထင်ရှားလာလိမ့်မယ်ဝိပရိနာမဓမ္မတာဖောက်ပြန်တဲ့သဘောဟာထင်ရှားလာလိမ့်မယ်ကိဉ္ပဏိမတ္တမထတကတ္တကာယတ္တဒီခန္ဓာကိုယ်ထဲမှာရှိတဲ့တခဏလေးညတည်တဲ့ဒီပထဝီဓာတ်အပေါင်းဟာဘယ်လိုလုပ်အကြာကြီးတည်မလဲအကြာကြီးမတည်တဲ့ဒီပထဝီဓာတ်ကိုဘယ်လိုလုပ်ငါပဲလို့ဆွဲလန်းเสียရှိအောင်မလဲငါဥစ္စာလို့ဆုတ်ကင်ထားเสียရှိအောင်မလဲဒါကိုအကြောင်းပြုပြီးတော့မပြတ်မစီအမြဲတည်တဲ့ငါအတ္တလို့ထင်ခြင်းဟာမှန်တဲ့ထင်ခြင်းရောဟုတ်ပါမလားအထခွတ်တလောတိဝိထဟောတိတကယ်တမ်းစဉ်းစားကြည့်လိုက်ရင်သူ့သဘောသူပေါ်လာတဲ့ဒီခက်မှကြမ်းတဲ့သဘောဟာမိနစ်တွင်စက္ကန့်လေးအတွင်းမှာပဲဖြုတ်ခနဲ့ပြန်ပြက်သွားရတဲ့သဘောတရားရှိပါလားလို့ကိုကပြက်တာကိုမမြင်သေးဘူးမမြင်သေးတော့အဲ့ဒီပြက်တာမြင်အောင်ကိုအဲ့ဒီလိုမျိုးညံနဲ့ကူပေးပြီးတော့ရှုခိုင်းတဲ့သဘောလို့ဦးဇင်းတို့ကတော့ဒီနေရာမှာယူဆပါတယ်ဒီဥပမာပေးထားတာထောက်တော့ဒါကြောင့်ယောဂီပုဂ္ဂိုလ်တို့ခုခန္ဓာကိုယ်မှာတရားထုတ်တဲ့ကံမှာတွေ့ရတဲ့ကြမ်းတမ်းတဲ့သဘောနော်တိမ်မွေးတဲ့သဘောနော်ခက်မာတဲ့သဘောနူးညံ့တဲ့သဘောလေးဟာလည်းပဲဘယ်လောက်ကြာကြာတည်မှာမို့လို့လေအဲ့ဒီမမြဲတဲ့ဒီမတည်တတ်တဲ့သဘောကိုဘယ်လိုလုပ်ငါငါဥစ္စာငါအတ္တလို့စွဲเสียကောင်းမှမလဲလို့ဉာဏ်ကူပြီးတော့သုံးသပ်ပြီတဲ့အဲ့ဒီလိုသုံးသပ်ပါများလာရင်ပထဝီဓာတ်ပေါ်မှာယထာဘူတံတမ္မပညာယတတ္ထတံဟုတ်တိုင်းမှန်စွာမြင်လာလိမ့်မယ်ဟုတ်တိုင်းမှန်စွာမြင်တယ်ဆိုတော့ဘယ်လိုမြင်မှာလို့ဆိုတော့စောစောတုန်းကမဖြစ်သေးပဲနဲ့အခုမှပေါ်လာတဲ့အဖြစ်ကိုလည်းတွေ့ရလိမ့်မယ်ပေါ်လာပြီးတော့အဲ့ဒီပေါ်လာတဲ့ဓာတ်သဘောလေးကပြီးရင်တော်နေကြပြတ်သွားတာကိုလည်းတွေ့လိမ့်မယ်အဲ့ဒီကိုအဖြစ်နဲ့အပြက်ကိုမြင်တဲ့အခါမမြဲတဲ့အလေးစားသဘောကိုသွားပြီးတော့ဖမ်းလာနိုင်လိမ့်မယ်အဲ့ဒီလိုစဖမ်းလာတဲ့ကစားအလေးစားသဘောကိုပြင်လာကစားကြာလာတော့အဖြစ်အပြက်တွေကဇုံလိုက်ဇုံလိုက်ဇုံလိုက်စောစောကတွေ့တဲ့ဓာတ်သဘောနဲ့အဲ့ဒီဓာတ်သဘောကိုမြင်တဲ့စိတ်နဲ့တစ်ခါပြတ်သွားလိုက်နောက်ထပ်ကျန်တဲ့သဘောတိမ်မွေးတဲ့သဘောလေးတွေထပ်တွေ့လိုက်ပေါ်လာလိုက်အဲ့ဒီသိတဲ့စိတ်လေးကတစုံပေါ်လာလိုက်အဲ့ဒီလိုရှေ့အာယုံနဲ့ရှေ့အသိနဲ့ချုပ်သွားနောက်အာယုံနဲ့နောက်အသိပေါ်ရှေ့အာယုံနဲ့ရှေ့အမှတ်စိတ်လေးတွေပြတ်သွားပြီးရင်နောက်မှတ်เสียအာယုံနဲ့နောက်ထပ်မှတ်စိတ်လေးတွေထပ်ထပ်ပေါ်အဲ့တော့ရုပ်ကောနာမ်ကောဇုံလိုက်ဇုံလိုက်ပြတ်သွားပြတ်သွားတဲ့သဘောလေးတွေထပ်ကထပ်ကမြင်လာတဲ့အခါကျတော့ဒုက္ခလက္ခဏာလည်းထင်လာလိမ့်မယ်အဲ့တော့တစ်စက္ကန့်လေးအတွင်းမှာနော်ဖြစ်တာတွေကလည်းဉာဏ်ပြက်တာတွေကလည်းဉာဏ်နာကိုတွေ့လိုက်တဲ့အခါကိုကအဲ့ဒီဖြစ်ချင်းပြက်ချင်းတန်တရားကြီးကိုရက်ချင်ပေမဲ့ရက်လို့မရတဲ့သဘောလေးတွေမြင်လာတော့ယောဂီပုဂ္ဂိုလ်ရဲ့တဏ္ဍာမှာအနတ္တဉာဏ်အမြင်လည်းပဲပေါ်လာပါလိမ့်မယ်တဲ့အဲ့ဒီလိုပေါ်လာမှဥဒယပြဉာဏ်စခန်းရောက်မှာဘယ်စခန်းရောက်မှာလဲအဖြစ်နဲ့အပျက်ကိုမြင်တဲ့ဉာဏ်စခန်းရောက်မှာအဲ့ဒီလိုမြင်မှယောဂီပုဂ္ဂိုလ်ဟာကိုယ်တဏ္ဍာမှာရှိနေတဲ့ဒီပထဝီဓာတ်သဘောလေးအပေါ်မှာစွဲနေတဲ့တဏှာကိုခ ခွာနိုင်မှာဒါကြောင့်ပထဝီဓာတ်ပုံမှာညီငွေ့လာမယ်ညီငွေ့လာတော့အဲ့ဒီပထဝီဓာတ်သဘောလေးပုံမှာဝိရာစီတိတက်မဲ့ခြင်းကင်းလာပါလိမ့်မယ်ဟုတ်ပြီလားနော်ဒီသဘောဒါဆိုရင်ဦးဇင်းတို့ဒီဥပမာလေးတွေကြောင်းမယ်နောက်ထပ်တေသောဓာတ်သဘောကိုအာဘောဓာတ်သဘောကိုသွားကြည့်မယ်နော်အကုန်လုံးဓာတ်ကြီး၄ပါးပြီးမှကာယဓာတ်နဲ့မနောဓာတ်လောကဓာတ်တွေကိုကြော်ဖြတ်ပုံကြည့်မှာပေါ့နော်ဒါဆိုရင်မပြီးပဲဖြစ်သွားလိမ့်မယ်အဲ့တော့အာဘောဓာတ်ဒီခန္ဓာကိုယ်မှာအာဘောဓာတ်ဆိုတာလည်းရှိတယ်။အဲ့ဒီအာဘောဓာတ်ဆိုတာလည်းအစ္ဆတ္တမှာလည်းရှိတယ်၊ဘိဒ္ဓမှာလည်းရှိတယ်။အာဘောဓာတ်ရဲ့သဘောကယူစည်းတဲ့သဘော၊ဖွဲ့စည်းတဲ့သဘော။အဲ့တော့ဦးဇင်းတို့ဒီခန္ဓာကိုယ်ထဲမှာအာဘောဓာတ်တွေရှိတဲ့အတွက်ကြောင့်ယုတ်ကလတ်တွေဟာပြိုကွဲပြုတ်ထွက်မသွားခြင်းဆိုတဲ့သဘောတရားလည်းရှိနေရတယ်။နော်ယူစည်းတဲ့အာဘောဦးဇင်းတို့ရေတောက်တဲ့အခါနော်ဒီနော်ကျင်ငယ်တွေပါလိစွန့်တဲ့အခါယူစီးတဲ့အာဘောဓာတ်တွေလည်းတွေ့လိမ့်မယ်အဲ့တော့ယူစီးတဲ့အာဘောဒီခန္ဓာကိုယ်မှာအာဘောဓာတ်တွေပြက်ပြီဆိုလို့ရှိရင်လည်းပထဝီဓာတ်တွေကလိုက်ပြက်တော့တာပါပဲအဲ့တော့အေးအေးတွေပါလိပတ်ပြီဆိုလို့ရှိရင်ယူစီးအာဘောကအထဲမှာမများဘူးလားများလားများလာတော့တလိပ်တွေပါလိထွက်ပြီးတော့အကျမ်းမကြီးမကောင်းတွေပါလိဖြစ်တာပေါ့နော်အဲ့တော့ဒီနေရာမှာအာဘောဓာတ်ဆိုတာယူစီးတဲ့သဘောဖွဲ့စည်းတဲ့သဘောအဲ့တော့ယောစီဖွဲ့ကြည့်တဲ့သဘောကအစ္ဆဒ္ဒမှာလည်းရှိတယ်ဗိဒ္ဓမှာလည်းရှိတယ်အဲ့တော့အစ္ဆဒ္ဒဘယ်အစိတ်တိုင်းတွေမှာအများဆုံးတွေ့ရမှာလဲဆိုရင်တီးကြီးတလေပြီးသွေးချွေးအစီကဲမျက်ရည်စီကြီးတွေနှံအစီကျင်ငယ်ဆိုတဲ့ဒီခန္ဓာကိုယ်ရဲ့အစိတ်တိုင်းတွေမှာယောစီဖွဲ့စည်းတဲ့အာဘောဓတ်သဘောကိုယောဂီပုဂ္ဂိုလ်တို့ဉာဏ်နဲ့စိုက်ကြည့်ရင်တွေ့ပါလိမ့်မယ်အဲ့တော့ဦးဇင်းတို့ကြည့်နော်ဒီခန္ဓာကိုယ်ကိုဦးဇင်းတို့ဒီယုတ်ခန္ဓာကြီးကိုဦးဇင်းတို့တရားကမတို့ဒီလိုဓာတ်သဘာဝတွေခွဲမကြည့်ခင်တော့ကတလုံးတစ်ခဲတည်းထင်မနေဘူးလားအခုဓာတ်သဘာဝတွေနဲ့ပိုင်းကြတော့တလုံးတစ်ခဲဟုတ်ရလားပထဝီရလဲပထဝီဓာတ်သူ့သဘာဝလက္ခဏာတစိတ်တစ်ပိုင်းနေနဲ့မရှိနေဘူးလားအခုယောဂီပုဂ္ဂိုလ်တို့ကြည့်တော့အာဘောဓာတ်သဘာဝယောစီးဖွဲ့စည်းတဲ့သဘောတရားလေးတွေကဒီခန္ဓာကိုယ်မှာတစိတ်တစ်ပိုင်းနေနဲ့သူ့အစိတ်ပိုင်းလေးတွေနဲ့သူမရှိနေဘူးလားအဲ့ဒီလိုအစိတ်ပိုင်းများစွာကိုဖွဲ့စည်းပေါင်းစပ်ထားလို့ပုံသဏ္ဍာန်ပညာကြီးပေါ်လာရတာအဲ့တော့ယောဂီပုဂ္ဂိုလ်ကဝိပဿနာရှုခြင်းနဲ့ဆိုရင်ပုံသဏ္ဍာန်ပညာကြီးအပေါ်မှာရှုနေလို့ရပါမလားအဲ့ဒီပုံသဏ္ဍာန်ပညာကြီးရဲ့အစိတ်ပိုင်းတွေကိုမြင်အောင်ကြည့်အဲ့တော့ဒီနေရာမှာအရှင်သာရိပုတ္တကဒီယောဂီပုဂ္ဂိုလ်ကိုဆွဲလန်းထားတဲ့ဒီယုတ်ခန္ဓာကြီးကိုဓာတ်ကြီး၄ပုံနဲ့ပုံပြီးတော့ရှုခိုင်းတာဓာတ်ကြီး၄မျိုးနဲ့ပုံပြီးရှုခိုင်းတာဟုတ်ပြီလားအဲ့တော့ဒီခန္ဓာကိုယ်မှာအခုအာဘောဓာတ်ယောစီးဖွဲ့စည်းတဲ့သဘောတရားလေးတွေကိုယ်တွေမျိုးတဲ့အခါတို့တလိပ်ထွက်တဲ့အခါတို့ပြီးနော်ပြီးထွက်တဲ့အခါတို့တွေးဆိုရရှိတဲ့နေရာချွေးတွေထွက်လာတဲ့အခါမြေကြီးတွေကျလာတဲ့အခါဓာတ်လေးတွေဟာဘာလွန်ခဲ့တဲ့ဓာတ်တွေလဲအာဘောဓာတ်လွန်ခဲ့တဲ့ဓာတ်တွေဟုတ်ပြီလားအဲ့ဒီလိုမျိုးနော်ယူစည်းဖွဲ့စည်းတဲ့ဒီဓာတ်သဘောလေးတွေလဲဒီခန္ဓာကိုယ်မှာတကုံလုံးမှာညာနဲ့စိုက်ကြည့်မတွေ့နိုင်ဘူးလားတွေ့နိုင်လားတွေ့နိုင်ပါပဲတဲ့ဒါတွေကအရှိတရားတွေလေကိုကမသိတာပဲရှိတာဟုတ်ပြီလားဉာဏ်နဲ့စိုက်ကြည့်ရင်တွေ့နိုင်တဲ့ဓာတ်တဘာဝ၄တဲ့အဲ့တော့ဒီအစ္ဆဒ္ဒမှာရှိတဲ့အာဘောဓာတ်ပဲဖြစ်ဖြစ်ဗိဓာမှာရှိတဲ့အာဘောဓာတ်ပဲဖြစ်ဖြစ်ဒါတွေဟာယူစည်းဖွဲ့စည်းတဲ့သဘောတဘာဝတစ်ခုမျှတာပဲလို့မြင်အောင်ကြည့်เนาะအာဘောဓာတုလေးဝေတာယူစည်းဖွဲ့စည်းတဲ့ဓာတ်တဘာဝတစ်ခုကလေးမျှတာပဲအဲ့ဒီဓာတ်တဘာဝတစ်ခုသူ့ဟာနဲ့သူသူအကြောင်းနဲ့သူပေါ်လာတဲ့ဓာတ်တဘာဝ၄ခုပဲဒီလိုဓာတ်တွေစုပေါင်းထားတဲ့ခန္ဓာကိုယ်ကြီးကိုငါလို့ခေါ်ထားတာသူလို့ခေါ်ထားတာယောက်ျားလို့ခေါ်ထားတာမိန်းမလို့ခေါ်ထားတာလူလို့ခေါ်ထားတာနတ်လို့ခေါ်ထားတာပဲလို့အမိနာမပညာတွေကိုဖြောက်လို့မရဘူးလားရလားအဲ့တော့အမိနာမပညာတွေကတယောက်နဲ့တယောက်ခေါ်လောကထဲမှာအပြန်အလှန်နားလည်အောင်သုံးလုံးထားတာပဲတကယ်အမှန်တရားတွေမဟုတ်ဘူးဆိုတာညာနဲ့ရှင်းမသွားဘူးလားရှင်းသွားလားနော်လောကထဲမှာမခေါ်ဘူးလို့ပြောတာဟုတ်ရဲ့လားခေါ်ခေါ်လို့မရဘူးလားရလားအဲ့ဒါကသမုဒိသစ္စာဘာသစ္စာတရားနဲ့တရားနားလည်အောင်ဒီလိုသမုတ်ထားတဲ့အမှန်တရားလေးဒီလိုပုံသဏ္ဍာန်ရှိရင်ယောက်ျားလို့ခေါ်ဖို့ဒီလိုပုံသဏ္ဍာန်ရှိရင်မိန်းမလို့ခေါ်ဖို့ဒီလိုပုံသဏ္ဍာန်လောက်ထားရင်ဒါဘုန်းကြီးလို့ခေါ်ဖို့ဒါသူ့လောကသတ်မှတ်ချက်တွေဒါလည်းပဲလောကတွေကအမှန်တရားဒါနားလည်အောင်ပြောတဲ့သမုဒိဒါပေမဲ့အဲ့ဒီသမုဒိသစ္စာတွေကတကယ်နော်တဘာဝအမှန်တရားဟုတ်ရဲ့လားအဲ့ဒီသမုဒိသစ္စာအောက်မှာတကယ်ကြည့်ရမှာကအမြင်တဘာဝအမှန်ကဒီဓာတ်တဘာဝတွေပဲရှိတယ်ဟုတ်ပြီလားအဲ့တော့အခုဒီနေရာမှာအာဘောဓာတ်တဘာဝကိုကြည့်လိုက်တော့ ခန္ဓာကိုယ်ထဲမှာဘယ်သူခန္ဓာပဲဖြစ်ဖြစ်မိမိအစ္ဆဒတ်မှာနော်ဒီယောစီဖွဲ့စည်းတဲ့အာဘောဒတ်ကိုတွေ့ပြီဆိုရင်အာလုံးရဲ့ခန္ဓာထဲမှာလည်းပဲဒီဓာတ်သဘာဝတွေကမရှိနေဘူးလားရှိနေလားအဲ့ဒီဓာတ်သဘာဝတွေပါဝင်ဖွဲ့စည်းထားတဲ့ဒီခန္ဓာကိုယ်အစိတ်ပိုင်းကိုပဲငါပဲသူပဲလို့စွဲလန်းတတ်မဲ့နေကြလားဟုတ်လားဒါဆိုရင်အဲ့ဒီဆွဲလန်းတက်မဲ့ထားတဲ့အာဘောဓာတ်တွေရဲ့သဘောမှန်ကိုသိလိုက်တဲ့အခါအာဘောယောစီဖွဲ့စည်းတဲ့အာဘောဓာတ်တွေရဲ့နော်အဖြစ်အပျက်ကိုမြင်တဲ့အခါဖြစ်ပြီးပြက်သွားတဲ့အာဘောဓာတ်သဘာဝတစ်ခုမြသာပဲလို့မြင်သွားပြီဆိုရင်ဒီဖြစ်ပြီးပြက်နေတဲ့အာဘောဓာတ်တွေပေါ်မှာဆွဲတဲ့တဏှာဥပါဒ်ဆိုတာရှိပါဦးမလားဒါဆိုရင်အဲ့ဒီအဖြစ်အပျက်ကိုမြင်အောင်ယောဂီပုဂ္ဂိုလ်ကဘယ်လိုသုံးသပ်မလဲစအာထုတ်ခါစပုဂ္ဂိုလ်ဟာဒီဓာတ်သဘာဝတွေတွေ့ပြီမယ်ဆိုသူ့ရဲ့မမြဲပုံကိုကိုကဉာဏ်ကလိုက်မှတ်မိတည်ဘူးဘာလို့လဲဆိုတော့အဝိဇ္ဇာလို့ခေါ်တဲ့မောဟအမိုက်မောင်ကဖုံးထားတယ်တဏှာကလည်းပဲဒါတွေကိုတာယာစရာလို့ဖုံးပေးထားတယ်အဲ့ဒီလိုဖုံးလွှမ်းပေးထားတော့ဦးဇင်းတို့ယောဂီပုဂ္ဂိုလ်တို့ဟာသူ့ရဲ့သဘာဝဖြစ်ပြီးပြည့်နေတဲ့သဘောမှန်ကိုသိရလားမသိဘူးဆိုတော့ဒီနေရာမှာရှင်သာရိပုတ္တရောမြတ်ကြီးကဘလို့အကူအညီယူမလဲတဲ့ဘေဒအကူအညီဘလို့ယူမလဲတဲ့အဲ့တော့ဘေဒမှာအာဘောဓာတ်တွေတခါတလေဦးဇင်းတို့တရားတော်ကမာတွေကိုယ်ကဘာမြေကြီးထဲမှာပဲကြည့်လိုက်ပေါ့ရေတွေကြီးတဲ့အခါနော်ရွာတွေမပြက်ဘူးလားပြက်လားမြို့တွေမပြက်ဘူးလားပြက်လားနော်အရှိကျပြီးခဲ့တဲ့နော်ဟိုလာဒီကောင်ကနေရောက်မှာနော်ဒီလိုမျိုးရေကြီးတာတွေပါတယ်မဖြစ်သွားဘူးလားအခုဆိုရင်ဦးဇင်းတို့အရှိတော်အာချမှာဆိုရင်ဘန်ကောက်တို့ဒီကမ္ဘောဒီးယားတို့ဗမာပါဝင်ဒီမှာရေကြီးတာတွေမရှိနေဘူးလားရေကြီးတော့ရွာတွေမြို့တွေအကုန်လုံးပြက်တယ်တဲ့เนาะဒါရေကြီးတာလည်းကဒါအာဘောဓာတ်တွေလွန်ခဲတာလည်းကเนาะရေဓာတ်တွေလွန်ခဲတာလည်းခါပျက်စီးမှုမရှိဘူးလားရှိတာဒါဆိုရင်ဦးဇင်းတို့ဒီခန္ဓာထဲမှာရှိတဲ့အာဘောဓာတ်တွေဖောက်ပြန်ပြီးတော့လွန်ခဲသွားရင်ရောဒီအာဘောဓာတ်ကမပြက်ဘူးလားပြက်မှာလားဒီအာဘောဓာတ်ကိန်းနေတဲ့ဒီခန္ဓာကြီးကမပြက်ဘူးလားပြက်မှာလားဒါဆိုရင်မမြဲတဲ့သဘောကိုတမသနာဉာဏ်နဲ့အဲ့မှာအတင်းမတွေ့ဘူးလားတွေ့တာတမသနာဉာဏ်ခံမှာအဲ့ဒီလိုအကူအညီယူဖို့ယူရတယ်နော်တမသနာဉာဏ်နဲ့အနိစ္စဒုက္ခအနတ္တဆင်ញင်သုံးသပ်ရတာအဲ့တော့တချို့ကစာပါလို့မရဘူးစာပါလို့မရဘူးဆိုတာအဲ့ဒါဟိုတကယ်ဉာဏ်ကျင့်သွားလို့တကယ်ဖြစ်ပြမြင်တဲ့ပုဂ္ဂိုလ်ကြီးကတော့စာမလိုတော့ဘူးပေါ့သူ့သဘောသူဖြစ်ပြတကယ်မြင်သွားပြီတကယ်မမြင်သေးတဲ့ပုဂ္ဂိုလ်ကြီးကတော့စာလိုသေးတယ်ဒကမကြီးတွေစာမလိုဘူးဆိုရင်ဦးဇင်းတို့ဒီလိုသင်တန်းနေလုပ်နေကြလို့လားဖရာတရားဖရာဟောပွင့်စရာလိုရဲ့လားမလို့ဘောဖရာတရားနာရတာလို့ဘာလို့ဆိုတာသင်တာပဲသင်တာဒီပရိယတ်သင်တာဒီပါလေဒါရကမကြီးတွေအခုသင်နေရဆိုတာပရိယတ်ဒီပရိယတ်ဒီဆိုတဲ့စကလုံးကသင်ကြားခြင်းပဲသင်ပြီးတော့သင်တဲ့အတိုင်းကျင့်တာကိုပฏิပတ်တိအဲ့တော့ဒီပฏิဝေဒဆိုတဲ့ထိုးထွင်းရေးသိဖို့အတွက်ဆိုရင်ပရိယတ်ကောပฏิပတ်ကောနှစ်မျိုးလုံးပါမှာပရိယတ်ဒီဆိုတဲ့သင်ယူခြင်းမရှိဘဲနဲ့ပฏิပတ်တိဆိုတဲ့အကျင့်မှာကျင့်နိုင်ပါမလားမကျင့်နိုင်ဘူးဒါကြောင့်နော်ဒါကြောင့်စာလည်းပဲလိုတယ်နော်တချို့ကနော်စာခံတယ်လို့လေအဲ့ဒီလိုရမ်းပြောလို့တော့မရဘူးပေါ့နော်အဲ့ဒါစာရအခုဒီမှာရှင်သာရိပုတ္တရာကုလမြတ်ကြီးကအာဘောဓာတ်တွေလွန်ခဲ့တဲ့အတွက်ကြောင့်ဘေဒမှာပျက်စီးဖို့ကဘာအနှက်ဦးဇင်းတို့တရင်နေမှာကြားနေရတယ်ကိုတွေ့လည်းမြင်နေရတယ်ဦးဇင်းတို့နိုင်ငံမှာကိုပဲနော်ရည်ကြီးပြီးတော့အရာဝတီတိုင်းမှာလူနှစ်သိန်းတော့မသေးတော့ဘူးလားသေးသွားလားအဲ့ဒါအာဘောဓာတ်တွေဘာဖြစ်လာလို့လွန်ခဲ့လာလို့ယူစီးတဲ့အာဘောဘာအာဘောလဲနော်တခါအာဘောဓာတ်တွေဟာဒီတိုင်းမဟုတ်ဘူးကဘာပြက်တဲ့အခါဒီအာဘောဓာတ်တွေဟာဆုတ်ယုတ်သွားဦးမှာတဲ့အဲ့တော့အခုမာသမုဒ္ဒရာကြီးထဲမှာရေတွေဟာဘယ်လောက်ရှိတယ်ဆိုတော့တိုင်းတာလို့ဒီရေတွက်လို့ရရင်လားရေတွက်လို့မရတဲ့သမုဒ္ဒရာထဲမှာရှိတဲ့ရေတွေတောင်မှတဖြည်းဖြည်းချင်းခန်းလျှောက်သွားဦးမှာတဲ့ယူဇနာ200ခန်းသွားမယ်ယူဇနာ300ရှိတဲ့ရေတွေကုန်ခန်းသွားမယ်ယူဇနာ400ရှိတဲ့ရေတွေကုန်ခန်းသွားမယ်ယူဇနာ600 900နောက်ဆုံးထန်း80ရှိတော့တဲ့အထိရောက်သွားတော့ထန်း80လောက်ရှိတဲ့ရေတွေလည်းကုန်ခန်းသွားမယ်အဲ့ဒီလိုနဲ့တဖြည်းဖြည်းချင်းเนาะဒီရေတွေဟာလက်ခုပ်တစ်ပေါင်းเนาะလူရဲ့လက်ခုပ်ခုနှစ်ပေါင်းအဲနောက်ဆုံးလက်ခုပ်တစ်ပေါင်းလောက်ရှိတဲ့ရေလောက်ပဲကျန်တဲ့အထိဆိုတော့အဲ့ဒီကနေတဖြည်းဖြည်းချင်းဒီကဘာမြေကြီးပျက်စီးသွားတဲ့အခါတခါတလေเนาะဒီမီးဓာတ်တွေလည်းပျက်စီးတော့မယ်ဆိုလို့ရှိရင်ရေတွေဟာတဖြည်းဖြည်းချင်းခန်းလျှောက်သွားတာအပူဓာတ်တွေကလွန်ခဲ့တာတော့ဟုတ်လားအဲ့တော့မဟာသမုဒ္ဒရာထဲမှာနောက်ဆုံးလက်တစ်လေးဆူယုံမြရေတော့ပဲကြံပြီးအဲ့ဒီလောက်ရေတည်ပင်လင်းချုပ်ပြောက်ပျက်စီးသွားဦးမှာတဲ့ဟုတ်ပြီလားအဲ့တော့ဦးဇင်းတို့တဘာဝအနေနဲ့ဒီတိုင်းစဉ်းစားကြည့်ရင်ဒီလောက်များတဲ့ရေတွေပျက်စီးစီရရှိပါမလားလို့ထင်စရာမရှိဘူးလားရှိလားဒါပေမဲ့ကဗာနိယာမအရာပြက်ချိန်ကြံတဲ့အခါအဲ့ဒီရေတွေကရောကုန်ခန်းပျက်စီးခြင်းသဘောမရှိဘူးလားရှိလားအဲ့တော့ဒီလောက်အားကြီးတဲ့ဒုတဲ့ကြီးမားတဲ့ဒီအာဘောဓာတ်တွေတော့မှ နော်မမြဲတဲ့သဘောကုန်ခန်းတဲ့သဘောပြက်တဲ့သဘောဖောက်ပြန်တဲ့သဘောရှိရင်ဒီမပြောပါလောက်တဲ့ဒီခန္ဓာထဲမှာရှိတဲ့အာဘောဓာတ်ကလည်းမပြက်ဘဲနေမလားလို့ဉာဏ်နဲ့ကုပေးရယောဂီပုဂ္ဂိုလ်ကစိုက်ကြည့်ခန္ဓာထဲမှာရေဓာတ်တွေတွေ့တယ်အဲ့ဒီရေဓာတ်ပေါ်မှာကိုယ်ကဆွဲလန်းနေတယ်ဆိုရင်အဲ့ဒီကိုယ်ဆွဲလန်းထားတဲ့ရေဓာတ်ဖွဲ့စည်းပါဝင်ဖြစ်တဲ့သွေးဓာတ်တွေအကြည်ဓာတ်တွေပေါ်မှာကိုယ်ကအဲ့ဒီသွေးအကြည်ဓာတ်တွေတွေ့ကိုညာထဲမှာတွေ့လာတဲ့ယောစီးဖွဲ့စီတဲ့အာဘောဓာတ်တွေကိုကိုကတွေ့လာပြီဆိုရင်အဲ့ဒီအာဘောဓာတ်တွေရဲ့မမြဲပုံကိုဒိဋ္ဌအာဘောဓာတ်တွေရဲ့မမြဲပုံနဲ့နှိုင်းခိုင်းယူပြီးတော့အနိစ္စအနိစ္စအနိစ္စလို့အဲ့ဒီလိုမျိုးရှုပေးရတယ်နော်တချို့ကအဲ့ဒီလိုမရှုရဘူးလို့ပြောဒီအဲမရှုရအောင်ဆိုတာသဘောမမြင်ဘဲနဲ့တော့မရှုနိုင်ပေါ့သဘောမြင်တဲ့အခါကိုပေါ်လာတဲ့သဘောယောဂီပုဂ္ဂိုလ်ကဒီခန္ဓာကိုစိုက်ကြည့်နေရင်တစ်ခုမဟုတ်တစ်ခုကတော့ပေါ်နေမှာပဲပေါ်တဲ့သဘောဟာပထဝီဓာတ်ဖြစ်ခြင်းဖြစ်မယ်အဘောဓာတ်ဖြစ်ခြင်းဖြစ်ပဲဘယ်ဓာတ်ပေါ်မယ်ဆိုတာဒီခန္ဓာကိုယ်မှာဒီဓာတ်ကြီးလေးကမရှိဘူးလားရှိတာအဲ့ယောဂီပုဂ္ဂိုလ်ရဲ့လောကပေါ်ရာကြည့်နေုံပဲတဲ့နော်ဦးဇင်းတို့ယောဂီဒီသမထနဲ့ဝိပဿနာဟာဘာကွာလဲဆိုတော့မနေ့ကတောင်းဆုံးဆရာတော်မိတ်နေနော်ဝိပဿနာဆိုတာနော်ဒီတီဘီကနေအတန်လွင့်ရင်ကနေထုတ်လွင့်တာကိုကိုကရွေးချယ်ပိုင်ခွင့်မရှိဘဲနဲ့အဲ့ဒီတီဘီပေါ်ဖန်သားပြီးမှပေါ်လာတာကိုကိုကလိုက်ကြည့်နေုံပဲဒါမကြိုက်ဘူးကြောင်းပေးပါတော့ကိုကကြောင်းလို့ရရလားဝိပဿနာရဲ့သဘောကတီဗီဖန်သားပြင်မှာကြိုက်ကြိုက်မကြိုက်ကြိုက်ပေါ်လာတဲ့ဟာကိုကြည့်အောင်လေဟုတ်ပြီလားတမထရဲ့သဘောကြတော့တီဗီအောက်ဆက်နဲ့ခွေထိုးကြည့်တာနဲ့အတူတူပဲတဲ့ဒီအာယုံမကြိုက်ဘူးဆိုနောက်တစ်ခွေကြောင်းကြည့်လို့ပဲဒီအာယုံကြိုက်ပြီးတော့နောက်အာယုံကြောင်းပြီးတော့မရဘူးလားရလားတမထရဲ့သဘောကအဲ့လိုနဲ့တူတယ်တဲ့ဆရာတော်ကတော့အဲ့ဒီလိုနားလေလေအောင်ပြောတယ်အဲ့တော့ခုလည်းပဲဦးဇင်းတို့ဝိပဿနာအားထုတ်တဲ့ယောဂီပုဂ္ဂိုလ်ကကိုယ်ခန္ဓာမှာတမာရီအကောင်လို့ဉာဏ်နဲ့စိုက်ကြည့်လိုက်ရင်ပထဝီဓာတ်သဘောနဲ့တွေ့ရင်တွေ့နိုင်မယ်အာဘောဓာတ်သဘောနဲ့တွေ့ရင်တွေ့နိုင်မယ်ပေါ်လာတဲ့ဓာတ်တဘာဝကိုကိုကဖြစ်ပြမမြင်သေးဘူးမြဲတယ်လို့ထင်နေရင်ဗေဒမှာရှိနေတဲ့ဓာတ်တွေဖောက်ပြန်ပြီးပြည့်စည်သွားတာနဲ့ပြန်ပြီးတော့နှိုင်းခိုင်းပြီးတော့ဉာဏ်နဲ့ဆင်ခြင်တဲ့အဲ့ဒါဆိုရင်အစ္ဆဒ္ဒမှာရှိတဲ့အာဘောဓာတ်ရဲ့မမြဲတဲ့သဘောဟာဉာဏ်နဲ့ထင်လာလိမ့်မယ်အဲ့ဒီလိုထင်လာပြီးဆိုရင်အဲ့ဒီအာဘောဓာတ်အပါဝင်ဖွဲ့စည်းထားတဲ့ဒီခန္ဓာကိုယ်ပေါ်မှာဆွဲလန်းတက်မဲ့နေတဲ့တဏှာဥပါဒံကိုရှည်လျော့နိုင်လိမ့်မယ်ဟုတ်ပြီလားနော်ဒါကအာဘောဓာတ်နောက်တစ်ခါတေဇောဓာတ်သွားကြည့်ရအောင်တေဇောဓာတ်တေဇောဓာတ်ဆိုတာပူရာအေးတာတေဇောလို့ခေါ်တယ်ဟုတ်လားပူတဲ့သဘောအေးတဲ့သဘောကိုဘာလို့ခေါ်လဲတေဇောနော်အဲ့တော့ခန္ဓာကိုယ်မှာအဲ့ဒါတော့လူတိုင်းထင်ရှားပါပဲကိုယ်ခန္ဓာကိုယ်မှာကိုယ်ငွေလေးတွေရှိတယ်မရှိဘူးလားအဲ့ဒါပူတဲ့သဘောတေဇောလို့ခေါ်တယ်တခါလေကျတော့ပြင်မဗေဒရာသီဥတုတွေအေးရင်လက်ဖြားခြေဖြားလေးတွေမအေးနိုင်ဘူးလားနေရွက်လေးတွေမျက်နှာမှာအေးတာလေးတွေမသိဘူးလားအဲ့ဒါကတိတတေဇောအေးဓာတ်ဒါပဲပဲနော်ဒါကပူတာတေဇောအေးတာတေဇောဟုတ်ပြီလားအဲ့ဒီပူတဲ့တေဇောအေးတဲ့တေဇောဒီခန္ဓာကိုယ်အစိတ်ပိုင်းမှာတေဇောနဲ့ပတ်သက်လို့နော်တန်တပ္ပနာတေဇောစီရဏတေဇောဒဆနာတေဇောပါသကတေဇောလို့အကြံဉာဏ်အဖြစ်တေဇော၄မျိုးခွဲလို့ရတယ်။ဖြားတဲ့နာတဲ့အခါမှာတိတိတတ်တာကိုယ်ပူချိန်တက်လာတာအဲ့ဒါမျိုးကျတော့တန်တပ္ပနာတေဇောလို့ခေါ်တယ်။ဘာတေဇောလို့ခေါ်လဲ။နော်နောက်တစ်ခါဦးဇင်းတို့ဒီအသားရည်တွေဆွေးမြေ့တော့အောင်မျက်စိတွေမှုံလာအောင်နာရီထိုင်းလာအောင်သဘင်းလေးဖြူလာအောင်တောက်လောင်နဲ့ဒီခန္ဓာကိုယ်ထဲမှာရှိတဲ့တေဇောကိုဇီရဏတေဇောလို့ခေါ်တယ်။ဘာတေဇောလို့ခေါ်လို့နော်အဲ့ဒီသဘောကိုလည်းပဲအကျိုးကိုကြည့်ပြီးတော့အကြောင်းကိုတွေ့လို့ရတယ်။သဘင်းလေးဖြူလာတယ်ဆိုရင်အဲ့ဒီသဘင်းလေးဖြူအောင်ကဘာတေဇောကလုပ်ပေးတာလို့ဆိုတော့ဇီရဏတေဇောအရေးတွေတွန့်လာတယ်၊တရေတွေတွန့်လာတယ်၊နေရီတွေတွန့်လာတယ်၊နာရီထိုင်းလာတယ်ဆိုရဒီခန္ဓာကိုယ်ထဲမှာဇာတိရေလို့ရလာတဲ့အဲ့ဒီဇီရဏတေဇောလေးပါတယ်။ဘာတေဇောလေးပါလဲ။နောက်တခါတခါတည်းဦးဇင်းတို့အစိတ်တွေပါလေရှိတဲ့အကောင်တွေကြိုက်လိုက်တဲ့အခါเนาะခန္ဓာကိုယ်ကတွန့်နေအောင်ပူသွားတာတွေပါလေမရှိဘူးလားအဲတခါတည်းเนาะအဲဒီကင်ဆာယောဂဝေဒနာတွေဖြစ်လာပြီဆိုရင်မခံမရနဲ့ပူတာတွေမရှိဘူးလားအဲအဲ့ဒီလိုအခါမျိုးတွေမှာတောက်လောင်နဲ့ပူသောကျတော့ဒေရှနာတေသောလောင်နဲ့တေသောပေါ့နော်ဟုတ်ပြီလားကိုယ်ပူရှင်တက်တဲ့တေသောရင့်ရော်စီတဲ့တေသောเนาะเนาะလောင်နဲ့တေသောနော်ပထမဆုံးတန်တပ္ပနတေဇောဖြားတဲ့နာတဲ့ကမှာဖြစ်တဲ့တေဇောဟာနော်ကိုယ်ပူရှင်တက်စီတဲ့တေဇောပေါ့ဟုတ်လားခန္ဓာကိုယ်ရင့်ရော်စီတဲ့ဇီရဏတေဇောကိုကျတော့ယင့်ကျက်စီတဲ့တေဇောဓာတ်ပေါ့နော်နောက်တစ်ခါအစိတ်ရှိတဲ့အကောင်တွေကြိုက်တဲ့အခါတို့မီးလောင်တဲ့အခါတို့နော်ကင်ဆာယောဂဖြစ်လို့ကိုယ်ပူရှင်တွေတအားကြီးလွန်ကဲတဲ့လွန်ကဲလို့မြင့်တက်ပြီးတော့တကိုယ်လုံးပူလောင်နေတဲ့တေဇောကျတော့ဒေရှနာတေဇောလောင်တဲ့တေဇောပေါ့နော် ညတကနေရှင်စားတော့လိုက်တဲ့အစားအသောက်တွေကိုကြေကျက်အောင်ဖြတ်ပြီးတဲ့ဝမ်းမီအဲ့ဒါကိုပါစကတေဇောလို့ခေါ်တယ်ဗာတေဇောလို့ခေါ်လို့အဲ့တော့ဒီခန္ဓာကိုယ်မှာညံနဲ့ဆက်ကြည့်လိုက်ရင်ဒီတေဇောဓာတ်ကတော့လူတိုင်းမတွေ့နိုင်တာတွေ့နိုင်တာတွေ့နိုင်တဲ့အရာပဲဒါပေမဲ့အဲ့ဒီတေဇောဓာတ်ပါဝင်ဖွဲ့စည်းထားတဲ့ဒီခန္ဓာကိုယ်မှာဒီတေဇောဓာတ်တွေရဲ့မမြဲတဲ့သဘောကိုကိုယ်ကညံနဲ့မငုံမိတဲ့အခါကျတော့ဒီတေဇောဓာတ်ပါဝင်ဖွဲ့စည်းထားတဲ့ဒီခန္ဓာကိုယ်ကိုဥစဉ်လို့တူတူကိုယ်ကိုဝိပဿနာမရှိဘူးဆိုရင်မပြည့်စည်ဘူးလို့မထင်ဘူးလားထင်လားမထင်ဘူးလားထင်လားထင်နေတဲ့အခါကျတော့ဒီဟာကိုအကြောင်းပြုပြီးငါပဲငါခန္ဓာပဲငါရဲ့အတ္တပဲလို့တဏမာနဒိဋ္ဌိကမလာဘူးလားလာလားအဲ့ဒါကဘာလို့လဲဆိုတော့ဒီတေဇောဓာတ်ရဲ့ဖြစ်ပြီးပြတ်တာကိုမြင်လို့လားမမြင်လို့လားမမြင်ဘူးအဲ့ဒါမမြင်ဘူးအဲ့တော့ဒီတေဇောဓာတ်ရဲ့ဖြစ်ပြီးပြတ်တယ်ဆိုတာကိုမြင်အောင်ကြည့်ရမယ်မြင်အောင်ကြည့်ဖို့ကြတော့ဒီတိုင်းသာမန်ကြည့်ုံနဲ့မြင်လို့ရရလားအဲ့တော့တမာတိလေးထူထောင်ထူထောင်လိုက်လို့ခန္ဓာကိုယ်ညံနဲ့ဆိုင်တဲ့အခါပူတဲ့အေးတဲ့သဘောလေးတွေကိုတွေ့လာပြီဆိုရင်အဲ့ဒီပူတဲ့အေးတဲ့သဘောမမြဲဘူးကိုညံနဲ့ကြည့်ညံနဲ့ကြည့်လို့မမြဲဘူးဆိုတာတွေ့ပြီဆိုရင်ပူလာအေးတာဟာသူ့ဓာတ်တဘာဝပေါ်ပြီးပျောက်သွားတဲ့ဓာတ်တဘာဝတစ်ခုမျှတာပဲလို့အဲ့ဒီလိုမြင်လိုက်တာ ਨੇ အဲ့ဒီတေသောဓာတ်ပေါ်မှာဆွဲလန်းထားတဲ့တဏ္ဍာမာနဒိဋ္ဌိအဆွဲလန်းသုံးခုကမကွာဘူးလားကွာလားကွာသွားတယ်နော်အဲ့တော့အဲ့ဒီလိုပေါ်လာတဲ့တေသောဓာတ်ရဲ့မမြဲပုံကိုအရှင်သာရိပုတ္တရာကိုလိုမြတ်ကြီးကဗေဒအကူညီနဲ့ဘယ်လိုယူရမလဲဒါကြည့်လိုက်နော်အဲ့တော့ဒီကဘာမီမှာနော်တစ်ချိန်ချိန်မှာမိတ္တနဲ့ပြည့်ရတဲ့အချိန်ခါမျိုးမရှိဘူးလားရှိလားအဲ့တော့မိဓာတ်တွေလွန်ခဲလာတယ်တေသောဓာတ်တွေလွန်ခဲလာတယ်ဆိုရင်ရွာတွေမိလောင်တယ်ညို့တွေမိလောင်တယ်အိမ်တွေမိလောင်တယ်ဇနဘုတ်တွေတိုင်းပြည်တွေမိလောင်တယ်မိဟုံထတောက်တယ်မိဟုံတောက်လာတဲ့အခါကျတော့တစ်ပင်ကြီးလည်းပဲနော်မိတွေနော်ထတောက်ပေါ့နော်ဟုတ်ပြီလားနော်တစ်ပင်ကြီးလည်းပဲအကုန်လုံးမိတွေထတောက်နောက်ဆုံးအဲ့ဒီမိဓာတ်တွေဟာတစ်ဖြည်းဖြည်းချင်းများလာတယ်ဆိုလို့ရှိရင်ယူဇနာတရားရှိတဲ့ရည်တွေလည်းပဲကုန်ခန်းသွားတာပဲတဲ့နော်တေဇောဓာတ်တွေလွန်ခဲ့ပါပြီဆိုလို့ရှိရင်နော်ဒီဥစဉ်တို့ဒီဒီကမ္ဘာလောကထဲမှာရှိတဲ့အရာတွေဟာအကုန်လုံးအပူဓာတ်တွေလွန်ခဲ့လာပြီဆိုရင်ကျန်တဲ့ဓာတ်တွေကဆုတ်ပြေးသွားတာပေါ့နော်ဒါကြောင့်အပူဓာတ်တွေလွန်ခဲ့လာတဲ့ခါကျတော့ရွာတွေနေကုန်းတွေမိလောင်ပြီးပျက်စီးတာတို့စိမ့်ဆိုတဲ့တစ်တော်ကြီးတွေပျက်စီးသွားတာတို့နော်ဒီတောင်ကြီးတွေပါကြီးကြောင့်မှကြောက်တောင်ကြီးတွေပါကြီးကြောင့်မှမိတာလောင်သွားပြီဆိုရင်နော်အစစ်စစ်မှမှကြေကွဲသွားတာတို့ကြီးတွေခန်းသွားတာတို့ဒါတွေမဖြစ်ဘူးလားဖြစ်လားเนาะအဲ့ဒီလိုမျိုးပျော်စရာကောင်းတဲ့ဥယျာဉ်တွေဗိမာန်တွေရောအကုန်လုံးဟာเนาะဘာမှပျော်စရာမကောင်းတော့အောင်เนาะတကယ်เนาะတံဝေကယူစရာကောင်းတော့ဥစဉ်တို့ရွာတွေဘာတွေမှာမီးလောင်ပြီးတော့ကြည့်လိုက်ရင်မီးလောင်ပြင်းကြီးကကျက်တည်ရှိရလားเนาะမီးလောင်ပြင်းကြီးကကျက်တည်ရှိရလားမရှိအဲ့တော့ဥစဉ်တို့ခန္ဓာကိုယ်ထဲမှာတည်းပဲဒီတေသောဓာတ်တွေကမလောင်နေဘူးလားလောင်နေတာဒါဆိုရင်ဥစဉ်တို့ခန္ဓာကိုယ်မှာရှိတဲ့ရုပ်တရားလည်းပဲမိလောင်ပြင်းကြီးနဲ့တူအောင်ကြည့်ရမိလောင်ပြင်းနဲ့မိလောင်ပြင်းကြီးကိုကိုကမဆွဲလမ်းမတက်မဲ့လို့မိလောင်ပြင်းကြီးမှာနေပါဆိုကိုဒီတိုင်းမိလောင်ပြင်းကြီးတိုင်းဆိုရင်ကိုကနေခြင်းမလားမနေခြင်းဘူးအဲ့တော့ကိုယ်ခန္ဓာကိုယ်လည်းပဲနောက်ဆုံးမိလောင်ပြင်းကြီးလို့မြင်အောင်ကြည့်တဲ့နော်အဲ့ဒီလိုမိလောင်ပြင်းကြီးတေသောဓာတ်တွေရဲ့အဲ့ဒီလိုမျိုးနောက်ဆုံးဒီတေသောဓာတ်တွေဟာဘယ်လောက်ထိနော်ပျောက်သွားအောင်မလို့ဆိုရင်နောက်ဆုံးဒီတေသောဓာတ်လေးတွေ့ဖို့တောင်မှတစ်ခါတလေနော်ဒီမီးလေးရဖို့ရေကြက်တောင်လေးတွေနဲ့မီးရအောင်ပြန်ရှာရတာတို့တရေညင်လေးတွေနဲ့မီးရအောင်ပြန်ရှာရတာတို့အဲ့ဒီလိုမျိုးအခြေအနေမျိုးရောရှိနိုင်ပါလေတဲ့နော်ဒါကြောင့်အဲ့ဒီလိုရှာမီးရတဲ့အကြောင်းဒီလောက်ကြီးမားတဲ့အပူအေးဆိုတဲ့တေသောဓာတ်တွေရဲ့မမြဲတဲ့သဘောကိုကြည့်လိုက်ရင်လောကထဲမှာထင်ရှားပါပဲတဲ့ကုန်ခန်းတဲ့သဘောတွေထင်ရှားပါတယ်ပျက်စီးသွားတဲ့သဘောတွေထင်ရှားပါတယ်ဖောက်ပြန်တဲ့သဘောတွေကထင်ရှားပါပဲတဲ့ဒါကြောင့်ဗိဓမှာဒုတယ်ကြီးမားတဲ့ဒီတေသောဓာတ်ကြီးတွေတော့မှပျက်စီးရဲ့ဖောက်ပြန်ရတဲ့သဘောရှိရင်ငါရဲ့အစ္ဆတ္တမှာရှိတဲ့ဒီတေသောဓာတ်လေးကတော့ဘလောက်တည်မှာမို့လို့လဲအဲ့ဒီတေသောဓာတ်ရဲ့နော်ဘလောက်တည်မှာမို့လို့လဲလို့ကြည့်စိုက်ကြည့်စိုက်ကြည့်စိုက်ကြည့်ရင်လည်းအဲ့ဒီတေသောဓာတ်ကြီးရဲ့ဖောက်ပြန်တဲ့သဘောကိုတွေ့လာလိမ့်မယ်အဲ့ဒီလိုတွေ့လာတော့တေသောဓာတ်လေးတွေကအခုပဲဖြစ်လာအခုပဲပြက်လာတာတွေ့သွားပြီဆိုရင်အဲ့ဒီတေသောဓာတ်အပေါ်မှာဆွဲနေတယ်ငါလို့ဆွဲခြင်းเนาะငါလို့မာနနဲ့ဆွဲခြင်းငါဥစ္စာလို့တဏှာနဲ့ဆွဲခြင်းငါရဲ့အတ္တပဲလို့ဒိဋ္ဌိနဲ့ဆွဲခြင်းဆိုတဲ့အဆွဲသုံးခုကိုမလျှော့နိုင်တာလျှော့နိုင်တာဒါဆိုရင်အဲ့ဒီတေသောဓာတ်ပေါ်မှာအဆွဲလျှော့ပြီဆိုလို့ရှိရင်စိတ်ကငြိမ်းချမ်းလာမယ်ပေါ့ဟုတ်ပြီလားเนาะအဲ့ဒီလိုမျိုးတေသောဓာတ်ကိုလည်းပဲ ဘိဒ္ဓတေဇောကိုကိုင်ကြီးယူပြီးတော့အစ္ဆဒတေဇောရဲ့မမြဲတဲ့သဘောကိုတမတနာဉာဏ်နဲ့မမြဲတဲ့သဘောထင်လာအောင်အဲ့ဒီလိုဘိဒ္ဓအကူကြီးယူပြီးရှုပါတဲ့ရှုပါများရဲ့အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာတွေထင်လာပါလိမ့်မယ်နောက်တစ်ခါဝါယောဓာတ်ဝါယောဓာတ်ဆိုလေဓာတ်လေဓာတ်ဆိုကတွန်းကန်တဲ့သဘောညော့တဲ့သဘောဟုတ်လားရွေရှားတဲ့သဘောကိုနော်ဝါယောဓာတ်လေဓာတ်လို့ခေါ်တယ်အဲ့ဒီလေဓာတ်တွေကလည်းပဲခန္ဓာကိုယ်အတွင်းပိုင်းမှာလည်းရှိတယ်အပြင်ဘက်မှာလည်းရှိတယ်အဲ့တော့အတွင်းမှာပဲရှိရှိအပြင်မှာပဲရှိရှိလေဓာတ်ရဲ့သဘောကတွန်းကန်တဲ့သဘောရွေရှားစီတဲ့သဘောတဘာဝမျှတာပဲလို့ယောဂီပုဂ္ဂိုလ်ကရှုရမယ်တဲ့အဲ့တော့ခန္ဓာကိုယ်အတွင်းပိုင်းမှာအဲ့ဒီလေဓာတ်တွေဟာဘယ်လိုအခြေအနေမျိုးနဲ့ရှိတာလဲဆိုရင်အထက်သို့ဆန်တက်တဲ့လေတစ်မျိုးရောမရှိဘူးလားအောက်ကိုစုံတဲ့လေရောမရှိဘူးလားနောက်တစ်ခါကုတ်စီတရဝမ်းထဲမှာတည်နေတဲ့လေတွေတခါလေကြုံကြုံကြုံကြုံနဲ့နော်ဝမ်းထဲမှာမရှိဘူးလားဒါကဥထဲမှာရှိတဲ့လေတွေနောက်တစ်ခါအင်္ဂါကြီးငယ်ကိုအစင်လျှောက်သွားနေတယ်သွေးနဲ့အတူလေပတ်နေတဲ့လေတွေရောမရှိဘူးလားဒါကြောင့်အဲ့ဒီအင်္ဂါကြီးငယ်မှာလျှောက်သွားနေတဲ့လေဓာတ်တွေရှိလို့ဒီခန္ဓာကိုယ်ဟာရှေ့တိုးလို့ရတယ်နောက်ဆုံးလို့ရတယ်ကိုယ်လို့ရတယ်ဆန့်လို့ရတယ်ဟုတ်ပြီလားနော်နောက်တစ်ခါနှာခေါင်းကနေဝင်လေထွက်လေရောမရှိဘူးလားအဲ့တော့ဒီခန္ဓာကိုယ်မှာရှိတဲ့လေကိုအကြံပြန်အားဖြင့်ခွဲကြည့်တဲ့6မျိုးရှိတယ်ဘယ်နှမျိုးရှိတော့အဲ့တော့ပထဝီဓာတ်လွန်ခဲ့တဲ့ယုတ်ပေါင်းကဘယ်လောက်တယ်တော့20အာဘောဓာတ်လွန်ခဲ့တဲ့ယုတ်က12ခုတေဇောဓာတ်က4မျိုးတေဇောဓာတ်ကဘယ်နှမျိုးတော့4မျိုးဒီဝါယောဓာတ်က6မျိုးအထက်သို့ဆန်သော4အောက်သို့စုံသော4ဝမ်းပိုက်ထဲမှာရှိတဲ့4နောက်တစ်ခါဥတွေထဲမှာရှိတဲ့4အင်္ဂါကြီးငယ်တွေကိုလျှောက်သွားနေတဲ့4ဝင်လေထွက်လေဝင်လေထွက်လေနှစ်ခုကိုတစ်ခုတည်းယူလိုက်အဲ့တော့လေဘယ်နှမျိုးလို့အဲ့တော့ဒီခန္ဓာကိုယ်မှာအစိတ်အပိုင်းဦးဇင်းတို့ကြည့်လိုက်ပထဝီဓာတ်လွန်ခဲ့တဲ့အစိတ်အပိုင်းက20အာဘောဓာတ်လွန်ခဲ့တဲ့အစိတ်အပိုင်းက12ခုဟုတ်ပြတေဇောဓာတ်လွန်ခဲ့တာကဝါယောဓာတ်လွန်ခဲ့တာက6ခုအားလုံးပေါင်းလိုက်ရင်နော်20နဲ့12နဲ့ပေါင်းတော့32ခုထာတာကပထဝီဓာတ်နဲ့အာဘောဓာတ်နဲ့ဟုတ်ပြတေဇောဓာတ်က4မျိုးဆိုတော့30နဲ့6မျိုးဝါယောဓာတ်ကဟင်ဝါယောဓာတ်က6မျိုးလीအဲ့တော့ဘယ်လောက်ထက်တော့40နဲ့ဟုတ်ရဲ့ကပထဝီဓာတ်က20နော်အာဘောဓာတ်က30ဆို32တေဇောဓာတ်က4မျိုးဆို36အဲဝါယောဓာတ်က6မျိုးဆို40နဲ့အဲ့တော့ခန္ဓာကိုယ်မှာစိတ်လိုက်ရင်42စိတ်ရှိအဲ့ဒီ42စိတ်အစုဝေးပုံသဏ္ဍာန်ကိုပဲငါသူတို့ကယောက်ျားမိန်းမလူနဲ့လို့ပြည့်ညတ်ထားတာပဲအဲ့ဒီငါသူတို့ကယောက်ျားမိန်းမလို့ခေါ်တဲ့ခေါ်ပြည့်ညတ်ထားတဲ့ပြည့်ညတ်ချက်အောက်မှာအစိတ်ပိုင်းဘယ်နှပိုင်းပါဝင်နေလဲဘယ်တော့ပါဝင်နေလဲဒီနေ့မှာဘုဒ္ဓတဖြစ်စက်မိလို့ရှေးဆရာတော်ကြီးတွေကြင်ထုံးပြောလိုက်ပါအောင်မယ်နော်အဲ့တော့တခါတလေဦးဇင်းတို့ခန္ဓာကိုယ်ကမဖောက်ပြန်ဘူးလားဖောက်ပြန်လားယောဂဖြစ်တယ်ဆိုတာဖောက်ပြန်လို့ပေါ့နော်ဒီဓာတ်ကြီး၄မျိုးဒီအစိတ်အပိုင်း42ခုတည်းကတစ်ခုခုဖောက်ပြန်ပြီဆိုရင်ခန္ဓာကိုယ်မှာနာလာကျင်လာယောဂကြီးမဖြစ်ဘူးလားဖြစ်လားအဲ့တော့ရှေးဆရာတော်ကြီးတွေဟာတခါတလေဒီခန္ဓာကိုယ်မှာယောဂဝေဒနာဖြစ်လာရင်နော်ဓာတ်စာကျွေးတယ်ဆိုတာရှိဘာကျွေးရဆိုရှိလဲဓာတ်စာကျွေးတယ်ဆိုတာကဒီခန္ဓာကိုယ်ကျွေးတာမဟုတ်ဘူးနော်မြတ်စွာဘုရားကိုပထဝီဓာတ်တွေပြက်တာကိုကာမိအောင်ပထဝီဓာတ်တွေမပြက်အောင်ဆိုပြီးတော့တော့ပထဝီဓာတ်လွန်ခဲ့တဲ့ဆုံးအခွက်ပေါင်း20ဆုံးအခွက်ပေါင်းဘယ်လောက်လဲ20အာဘောဓာတ်လွန်ခဲ့တာဟိုထိမ့်သိမ့်နေအောင်ဆိုပြီးတော့ရေက12ခွက်ရေကဘယ်နှခွက်တော့တေဇောဓာတ်၄မျိုးကိုညီညွတ်ပြီးတော့ဖျောင်းနိုင်က၄တိုင်းဖျောင်းနိုင်ကဘယ်နှတိုင်းတော့အဲဝါယောဓာတ်6ခုကိုညီညွတ်ပြီးတော့ရတ္တံက66အဲ့ဒါနဲ့ဆရာတော်ကြီးတွေကဖះကိုဆုံးကပ်ပြီးတော့ဆရာတော်ကြီးတွေမဟုတ်တချို့ဆရာတော်ကြီးတချို့ဆရာတော်ကြီးတွေလည်းမလုပ်ပါဘူးတချို့လုပ်တဲ့ဘုန်းကြီးတွေအဲ့ဒါလောက်တာတွေ့ရတယ်တခါဦးဇင်းတို့တငယ်ချင်းဘုန်းကြီးတွေပါရန်ကုန်မှာတီဗီကလုပ်နေတယ်သူကကြားမှရိတ်မကောင်းဘူးတနေ့တော့သူကအဲ့ဒီလိုမျိုးသူ့သွားခုံမှာဆုံးကွက်တယ်ရောအဲ့လိုဖះအောင်နိုင်တယ်ရောဘာလဲညာပြောဖះကိုရှိခိုးပြီးပူဆောင်နေတယ်ဘုန်းကြီးဘာလို့တောင်ဓာတ်ပြက်ကင်းရှိလို့ရှိရင်အဲ့ဒီလိုမျိုးပူဇော်လို့ရှိရင်ဓာတ်ပြက်တာလေကောင်းတယ်တဲ့ဒါကြောင့်သူကျမ်းမာရေးကောင်းအောင်လို့အဲ့လိုပူဇော်တာတဲ့ တက်ကြီးလေးပါကိုစားပြုပြီးတော့ဖះကိုပထဝီဓာတ်မပြတ်အောင်ဆုံးခွက်20နဲ့ပူဇော်တယ်ပေါ့လေအဲတော့ပျောက်နေပြီမပျောက်နေပြီတော့မသိဘူးအဲ့ဒီလိုတော့မြင်မှုလားပဲနော်အခုလည်းပဲဒကာကြီးတွေကောင်ကြီးတွေနော်ဒါလည်းပဲဟိုဘုဒ္ဓတာတစ်ခုပေါ့နော်အဲ့တော့ဦးဇင်းတို့ဒီမှာဝါယောဓာတ်တည်းရဲ့မမြဲပုံကိုလည်းပဲအစ္ဆတမှာဝါယောဓာတ်ကိုတွေ့ကျင်တယ်ဆိုရင်တချို့ယောဂီပုဂ္ဂိုလ်တွေဒီဝါယောဓာတ်ကိုတွေ့တာရှိတယ်ဝါရဒတွေ့တယ်ဆိုတာကဘယ်လိုတွေ့နေတော့ဆိုလို့ရှိရင်နော်တချို့ဒီခန္ဓာကိုယ်အာရုံပြလိုက်တဲ့ခါမှာဒီတွေးကြောလေကြောထဲမှာဒီဝါရဒတွေတကူလုံးစီးဆင်းနေပုံကိုညာနဲ့တွေ့နေကြတယ်အဲ့ဒီလိုတွေ့တဲ့အခါအဲ့ဒီဝါရဒတတွေရဲ့နော်စဖြစ်တဲ့နေရာကနေနော်စိတ်ရဲ့တခါဒီကျတော့စိတ်ကရွှေ့သွားတယ်ဆိုရင်အဲ့ဒီဦးဇင်းတို့ဒီနှလုံးအင်အားနေစိတ်ဖြစ်လာပြီဆိုလို့ရှိရင်အဲ့ဒီစိတ်ရဲ့အချိန်ကြောင့်ဝါယောဓာတ်တွေဟာနော်ဆင်ခဲဆင်ခဲဖြစ်တယ်ဥပမာဆိုတော့ဒီဝါယောဓာတ်တွေဟာလက်ပိုင်းဆိုင်ရာမှာလှုပ်ချင်တယ်ဆိုလို့ရှိရင်စိတ်ကလက်လှုပ်ချင်တဲ့စိတ်အရင်ပေါ်တယ်လက်လှုပ်ချင်တဲ့စိတ်အရင်ပေါ်တော့အဲ့ဒီစိတ်ကဝါယောဓာတ်ကိုဆင်ခဲဆင်ခဲဖြစ်စီတော့လက်လှုပ်တဲ့ရုပ်မပေါ်လားပေါ်လားအဲ့တော့ဒီလေဓာတ်တွေကိုနော်လက်မှာစီးဆင်းတာကိုတချို့ယောဂီပုဂ္ဂိုလ်တွေထင်ထင်ရှားရှားတွေ့ရတယ်မှာတမာတိအားကောင်းတယ်ဒီဘက်လက်ကိုလှုပ်စေခြင်းနဲ့ဆိုရင်ဒီဘက်လက်မှာလေဓာတ်တွေစီးဆင်းနေပုံလေးခြေထောက်မှာနော်ဒီဝါအာဇုလိုက်ဝါယောဓာတ်တွေခြေထောက်မှာစီးဆင်းနေပုံလေးအဲ့တော့ကြည့်အဲ့ဒီဝါယောဓာတ်ကအဆကဒီတိုင်းထားလို့ရှိရင်အဲ့ဒီဝါယောဓာတ်ကတိတာရတာစိတ်ကသွားကျင်နေဆိုလို့ရှိရင်ခြေထောက်မှာရှိတဲ့ဝါယောဓာတ်တွေကြွလာဖြစ်လာအဲ့ဒါဆိုရင်အကြောင်းကစိတ်အကျိုးကဒီဝါယောဓာတ်အဲ့ဒီဝါယောဓာတ်ကလည်းပဲဆင်ငယ်ဆင်ငယ်တစ်ခုချင်းဖြစ်တာဒီဝါယောဓာတ်ကရွေ့သွားတာမျိုးမဟုတ်ပဲねဆင်ခဲဆင်ခဲရုပ်အစ်စ်တွေပေါ်ပေါ်ပေါ်ပြီးတော့ဆင်ခဲဆင်ခဲဖြစ်စီတာဦးဇင်းတို့ဒီဟိုဒီအွားဒီမှာပေါ့နော်ဒီဆက်ပစ္စည်းကရိယာတွေမှာကြည့်ပေါ့နော်ဆက်ပစ္စည်းကရိယာကြည့်မှာဒီမှာမူလအင်ဂျင်ကနေလဲပတ်လိုက်တော့ဆင်ခဲဆင်ခဲဒီခွေးသွားစိတ်လေးတွေကနေနောက်ထပ်တစ်ခုတစ်ခုကိုထပ်ပြီးတော့လဲနေတဲ့ခါကျတော့အဟိုးနောက်ဆုံးမှာတားပြီးတော့မှုတ်နေတဲ့ဟာမျိုးဖြစ်မနေဘူးလားအဲ့ဒီသဘောပေါ့နော်ပင်မစိတ်ဆိုတော့နော်အင်ဂျင်ကနေစိတ်ဖြစ်လိုက်တော့စိတ်ကြောင့်ဖြစ်တဲ့ဝါယောဓာတ်အဆက်ဆက်ခွေးသွားစိတ်ကြီးတွေဟာဆက်ကဆက်ကဖြစ်သွားတာဒီဝါယောဓာတ်ကရွေ့သွားတာမဟုတ်ဘူးတခုတည်းသောဝါယောမဟုတ်ဘူးပေါ့နော်ဝါယောဓာတ်ရုပ်ကလပ်ပေါင်းများစွာဆင်ခဲဆင်ခဲဖြစ်စီတာဥပမာဆိုတော့ဦးဇင်းတို့ဒီရအတန်ဟာဒီကြိုးထဲမှာဆင်ခဲဆင်ခဲဥဒ္ဒရာရုပ်ကလပ်စီးဆင်းသွားတာဦးဇင်းပြောတဲ့အတန်ကိုဒီတိုင်းတယောက်နဲ့တယောက်ဒီမိုက်ခရိုဖုန်းမပါဘဲနဲ့ပြောရင်လည်းဒီပါဇက်ကထွက်လာတဲ့အတန်ဟာလေထဲမှာရုပ်ကလပ်ဆင်ပြောင်းပြီးတော့မှကိုယ်နားမှာလာရိုက်ခတ်တာဒီမူလအတန်လာရိုက်ခတ်တာမဟုတ်ဘူးအဲ့ဒီလေထဲမှာနောက်ထပ်ဥဒုစရုပ်ကလအတိတ်ကိုပေါက်ွားပြီးတော့မှနားမှာလာတုံခါမှုဖြစ်တာအဲ့ဒါကိုကြားတာအဲ့တော့ဆိုတော့ကရုပ်ကလတို့ညီဒီတဏှာကနေတဏှာရွေ့တယ်ဆိုတာမရှိဘူးဒီနေရာမှာဖြစ်ပြီးဒီနေရာပဲပြတ်တာနောက်ထပ်အတိတ်ကိုဖြစ်စေလိုက်တာနောက်ထပ်အတိတ်ကိုဖြစ်စေလိုက်တာပရမတ်ထတရားတို့ညီဒီဒီနေရာကနေနောက်နေရာရွေ့သွားတယ်လို့မရှိဘူးနောက်ထပ်ရွေ့သွားတယ်ဆိုတာအတိတ်တစ်ခုပေါ်လာတစ်စက္ကန့်တစ်ဆန့်ချီမျှတော့မရွေ့ဘူးလို့ဆိုတယ်ဒီနေရာမှာဖြစ်ဒီနေရာမှာပဲပြတ်တာနောက်ထပ်ရွေ့သွားတယ်ရွေ့ဆိုတာကအတိတ်ပေါ်လာအတိတ်ပေါက်တာအတိတ်ပေါက်တာအတိတ်ပေါက်တာအတိတ်ပေါက်တာအဲ့ဒီလိုပွားစည်းတာလို့ခေါ်တယ်ပေါ့နော်အဲ့တော့အဲ့ဒီဝါယောဓာတ်တည်းရဲ့အဲ့ဒီသဘောကိုမြင်အောင်ကြည့်ဖို့အတွက်ရှင်သာရိပုတ္တရာကုလောမြတ်ကြီးကဘေဒဝါယောဓာတ်တည်းရဲ့ဖောက်ပြန်ပုံတွေကိုကြည့်ပါတဲ့ဘေဒဝါယောဓာတ်တည်းဘယ်လိုဖောက်ပြန်လဲကိုယ်ကတော့လေမွန်တိုင်းတွေတိုက်တဲ့အခါဆိုရင်ဂျွာတွေပြက်သွားတယ်မြို့တွေပြက်သွားတယ်အိမ်တွေပြက်သွားတယ်တော်နေတို့တွေဖြစ်လာတယ်မုန်တိုင်းတွေဖြစ်လာတယ်ဆိုရင်မထင်ရှားဘူးလားထင်ရှားလားဒါဝါယောဓာတ်တွေဖောက်ပြန်တာဘာဖောက်ပြန်တာလဲတခါတလေကျတော့လေအဲ့ဒီဝါယောဓာတ်တွေဟာမရှိတော့လောက်ဖြစ်သွားတယ်ဘယ်လိုအခြေအနေမျိုးလဲဦးဇင်းတို့ဒီမှာတော့သိသိချင်းမသိရမယ်ဦးဇင်းတို့ဗမာပြည်မှာဆိုလို့ရှိရင်ဟိုမိုးဥကြຫນွေအကုန်မိုးကြတာလေအချိန်ဆိုရင်တခါလေလေတွေကငြိမ့်နေတာအဲ့ကလည်းအဲ့နော်လေမရှိဘူးတခါလေဒီတစ်ပင်ကြီးကြည့်ရင်လည်းပဲတစ်ပရက်တည်းလှုပ်ရလားဝါယောဓာတ်ပျောက်လို့ခါရက်တောင်နေတဲ့ခတ်ပံကာတွေဖွင့်အဲ့ဒီလိုမျိုးဝါယောဓာတ်ကိုမရှာရဘူးလားရှာရလားဝါယောဓာတ်တွေပြက်နေတာဘာတွေပြက်နေလဲဒါကြောင့်လေဒီဂိမာဏပစ္စည်းနေမှပြီနှွေရဲ့နောက်ဆုံးလာမှာတဲ့တာလဝန္တိနာပြီရက်တောင်ဖြစ်တော့လကောင်းဝိတုပနိနာပြီရက်စီခတ်သဖြင့်လကောင်းဝါတန်စီကိုပရိယေတန်တိရှာကြရတယ်တဲ့နော်အဲ့ဒီဟာလေဓာတ်တွေပြက်နေတဲ့အတွက်ကြောင့်နော်အဲ့တော့ဝါယောဓာတ်တွေပြက်နေတဲ့ကြောင့် อุตตะวินอุตตะวะณีปิติณาณีณไอสันติเด้เนาะဒီခန္ဓာဒီဘိဓာမှာတခါတလေ၄ဓာတ်တွေဟာเนาะပျောက်ဆုံးသွားတဲ့အတွက်ကြောင့်ရက်တောင်နေနေလဲလိုက်ရှာရတယ်မိခတ်ရက်တွေနေနေလဲလိုက်ရှာရတယ်ရေစီးကြတဲ့ဒဇက်မြိတ်မှာရှိတဲ့เนาะတက်ငယ်လေးတွေဟိုနော်တက်ငယ်အိမ်မှာမိုးထားတဲ့တက်ငယ်လေးတွေတောင်မှအခါတိုင်းလေတိုးနေလှုပ်နေတာလေမရှိတော့အဲ့ဒီတက်ငယ်လေးတွေတောင်လှုပ်ရလားအဲ့ဒီလိုဝါယောဓာတ်တွေဖောက်ပြန်တဲ့အခါမျိုးလေးပဲရှိတာတဲ့အဲ့ဒီလိုဘေးကြမှာရှိတဲ့ဒုတည်ကြီးမားတဲ့လေဓာတ်တည်းရဲ့ဖောက်ပြန်တဲ့သဘောကိုဉာဏ်နဲ့ယူပြီးတော့အိစတ်တမှာရှိတဲ့လေ6မျိုးရဲ့မမြဲပုံကိုလည်းပဲဉာဏ်နဲ့ဆင်ခြင်ပါတဲ့တမတ်တနဉာဏ်နဲ့အတင်းဆင်ခြင်ခိုင်းတာနော်အရှင်သာတိဘုဒ္ဓကရုဏာကြီးကလို့ဆိုရင်ဦးဇင်းတို့ကဒီလေဓာတ်ပါဝင်ဖွဲ့စည်းထားတဲ့ဒီခန္ဓာကိုယ်ကြီးကိုမြဲတယ်ငါပဲငါဥစ္စာပဲလို့အတင်းမထင်ထားဘူးလားထင်ထားလားအဲ့ဒီထင်နေတဲ့အထင်ကြီးကိုအတင်းဖြတ်ခိုင်းတာဟုတ်ပြီလားနော်ဒါကြောင့်တရားမထင်သေးဘူးဉာဏ်မထင်သေးဘူးဆိုလို့ရှိရင်ရှင်သာရိပုတ္တရာထွတ်မြတ်ကြီးကရိုးရိုးစင်းစင်းလေးနဲ့ပဲအတင်းဗိဒ္ဓနဲ့နှိုင်းခိုင်းပြီးတော့ဒါကြောင့်တချို့နော်ဉာဏ်ရင်းတဲ့ပုဂ္ဂိုလ်တွေတိရွဲ့လေးတိရွဲ့ကြွေတာကိုကြည့်ပြီးအစ္ဆတ္တကိုခန္ဓာကိုဉာဏ်နဲ့လှည့်လိုက်တဲ့အခါဖြစ်ပြည့်မြင်ပြီးဝိပဿနာဉာဏ်လေးဖြစ်ပြီးတော့မဲ့ဖို့ရတယ်ဆိုမရှိဘူးလားရှိတာဒါကြောင့်တစ်ခါတလေဗိဒ္ဓနဲ့အစ္ဆတ္တကိုနော်ဆင်ញင်ရတယ်ဉာဏ်နဲ့ဆင်ញင်ရတယ်ဒါကြောင့်အစ္စဒ္ဒမှာဖြစ်ပြမထင်ဘူးဆိုရင်ဘိဒ္ဓမှာဓာတ်တဘာဝတွေဖောက်ပြန်နေတာကိုဉာဏ်နဲ့အာရုံယူပြီးတော့အစ္စဒ္ဒကိုပြန်လှည့်ပြီးတော့အကူအညီယူတယ်ဒီတုတ်တံကတော့အဲ့တော့ဥစဉ်ကတော့ရိုးရိုးချင်းချင်းလေးဒီလိုပြတာကိုယောဂီပုဂ္ဂိုလ်တွေအတွက်တော့အကျိုးရှိမယ်ထင်တာပဲနော်အဲ့တော့ကျန်တဲ့ဆရာတော်တွေကဘယ်လိုပြမယ်တော့မသိဘူးဥစဉ်ကတော့ပါဠိတော်ကပြောတာတော့အဲ့ဒီလိုကိုနားတယ်လို့ကတော့အဲ့ဒီလိုမျိုးလည်းနားတယ်လိုက်ပါတယ်ကဲထားတော့အဲ့တော့ဘိဒ္ဓမှာရှိနေတဲ့ဓာတ်တဘာဝတွေရဲ့ဖောက်ပြန်တာကိုကိုကဉာဏ်နဲ့ဆင်ញင်လိုက်ပြီးတော့အစ္ဆတ္တဓာတ်တဘာဝတွေကိုအာရုံပြုပြီးတော့အနိစ္စအနိစ္စအနိစ္စအနိစ္စလို့မထင်တော့လည်းပဲအတင်းရှုရမယ့်သဘောရှိတယ်။ရှုပါများလာတဲ့အခါကျမှဖြစ်တာပြက်တာမြင်ပြီးတော့တကယ်ဥရိယပြဉ္စံဖြစ်နိုင်မယ်လို့ထင်တယ်။စချင်းဘယ်သူမှတော့ဖြစ်တာပြက်တာတန်းမြင်မှမလား။မမြင်နိုင်ပါဘူး။တော်တော်ပါရမီပါမှမြင်မှာပါ။နော်။အဲ့တော့ဖြစ်ပြက်မြင်ဖို့အတွက်အဲ့ဒီလိုဒါကြောင့်တချို့ဆရာတော်ကြီးတွေကအတင်းကိုရှုခိုင်းတယ်ဆိုတာလည်းပဲဒါကြောင့်တရားနဲ့တရားမတူတော့မတူကြဘူးပေါ့နော်အဲ့တော့မတူတော့ဒီသုတ်တံကတော့ဒီလိုပြောတယ်ဆိုတာဒါကြောင့်ဒကာကြီးတွေအဲ့ဒီဗမာလိုဘာသာပြန်ထားရလဲရှိတာအဲ့ဒါကိုအထက်ထက်ခါခါကြည့်ပြီးတော့အတင်းရှုပေါ့ဗျာနော်ကဲထားတော့အဲ့တော့ဦးဇင်းတို့ဓာတ်ကြီး၄ပါးကိုအဲ့ဒီလိုမျိုးဘေးဓာတ်အကူညီယူပြီးတော့အစ္ဆတ္တမှာရှိတဲ့ဓာတ်တဘာဝတွေဟာဓာတ်တဘာဝမျှတာပဲနော်အကြောင်းညီညွတ်လို့ဖြစ်ပေါ်လာတဲ့ဓာတ်တဘာဝတွေမျှတာပဲလို့မြင်လိုက်ရင်ငါသူတို့ဘာယောက်ျားမိန်းမလို့ထင်တဲ့အထင်ကြီးကပျောက်မသွားဘူးလားပျောက်သွားလားပျောက်သွားတယ်ဆိုရင်ဒီဓာတ်တဘာဝတွေရာလည်းပဲအကြောင်းညီညွတ်လို့ပေါ်လာပြီးတော့အချိန်တိုင်းရင်ပြက်သွားတဲ့သဘောတွေလို့မြင်သွားပြီဆိုရင်ဒီဓာတ်တဘာဝတွေနဲ့ဖွဲ့စည်းကြတဲ့ဒီခန္ဓာကိုယ်ပေါ်မှာဆွဲလန်းနေတဲ့တဏ္ဍမာနဒိဋ္ဌိတွေခွာနိုင်ပြီးတော့ဒီဓာတ်တဘာဝတွေရဲ့သဘောမှန်အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာတွေဝိပဿနာဉာဏ်တွေထင်လာပါလိမ့်မယ်တဲ့အဲ့ဒီလိုထင်လာရင်ဓာတ်ကြီး၄ပါးအပေါ်မှာညီငွေ့လာပါလိမ့်မယ်ညီငွေ့လာရင်ဓာတ်ကြီး၄ပါးအပေါ်မှာတက်မဲ့မှုတွေကင်းလာပါလိမ့်မယ်တဲ့အဲ့ဒီလိုဓာတ်ကမထမ်းနေစီချမ်းထားတဲ့ပုဂ္ဂိုလ်ဟာလောကတန်ကြီးကိုယဉ်ဆိုင်တဲ့အခါလောလောကူကူကြော်ဖြတ်နိုင်တယ်ဘယ်လိုကြော်ဖြတ်နိုင်လဲအဲ့တော့ဦးဇင်းတို့လောကတန်ဆိုတာဓာတ်6မျိုးထဲမှာအကြာလောကတန်ကသောတာဓာတ်နားပေါက်ကနေလည်းပဲလောကဓာတ်ကိုယဉ်ဆိုင်ရတဲ့ဟာကပိုကျပြတ်ပါလေဒီခန္ဓာကိုယ်ကာယဓာတ်ကနေပြီးတော့လည်းပဲလောကဓာတ်ကိုယဉ်ဆိုင်ရတာပိုကျပြတ်ပါလေမျက်စိရတဲ့လောကဓာတ်ဖြစ်တာတို့เนาะဥစဉ်တို့နှာခေါင်းကနေလောကဓာတ်ဖြစ်တာတို့ရှားကနေလောကဓာတ်ဖြစ်တာတို့စိတ်ကနေလောကဓာတ်ဖြစ်တာတို့ ਨੇ စာရင်းနဲ့နားကိုအကြောင်းပြုပြီးလောကဓာတ်ဖြစ်တာကပိုကျပြတ်တယ်ခန္ဓာကိုယ်အတွေ့အထိကိုအကြောင်းပြုပြီးလောကဓာတ်ဖြစ်တာကပိုကျပြတ်တယ်ဥပမာဆိုပါတော့တဲ့ဦးဇင်းတို့နားကိုအကြောင်းပြုပြီးဇာကဦးဇင်းတို့လူတွေဟာတယောက်နဲ့တယောက်နေတူကပြောဆိုဆက်ဆံတဲ့အခါဇာကမပြောရဘူးလားပြောရလားပြောရတော့ကျင်တဲ့ဆရာတွေပြောတာလည်းရှိမယ်မကျင်တဲ့ဆရာတွေပြောတာမရှိဘူးလားခံစားရတာလည်းရှိတယ်မခံစားရတာလည်းမရှိဘူးလားအဲ့တော့နေ့စဉ်မပြောရတဲ့အလုပ်ကတိတ်မှမရှိသေးတဲ့အဲ့တော့ပြောရဆိုရတဲ့အခါနော်များသောအားဖြင့်တယောက်နဲ့တယောက်ပြောရဆိုရတဲ့အခါအတ္တမာနတွေလွန်ကဲနေတဲ့လူလောကကြီးဆိုတော့တယောက်နဲ့တယောက်အပြိုင်ဆိုင်နော်ပြောကြတဲ့အခါနားမခံတာတွေကပုံမများဘူးလားများတာဒါတွေပဲများတယ်နော်ဦးဇင်းတို့လက်ကြည့်တူကဘယ်သူနဲ့ပဲပြောပြောနော်အ ဲ့တော့အဲ့ဒါတွေကိုအကြောင်းပြုပြီးတော့ကိုယ်ဒီမှာလောကဓာတ်ရင်ဆိုင်ရတဲ့ပြဿနာမရှိဘူးလားရှိလားအဲ့တော့တစုံတရာသောပုဂ္ဂိုလ်ကကိုယ်ကိုဆဲလာမယ်ချင်းချောက်လာမယ်ဒီလိုစကားတွေပြောလာရင်တဲ့ဒီလိုဓာတ်တဘာဝတွေအကြောင်းကိုရှုထားတဲ့ယောဂီပုဂ္ဂိုလ်ကတန်ပြီးသိတယ်ဘယ်လိုသိတယ်အဲ့တော့တစုံတရာသောပုဂ္ဂိုလ်ကကိုယ်ကိုမခံချင်အောင်ပြောလာပြီဆိုရင်အဲ့ဒီပြောလာတဲ့အခါမှာသူ့အတန်နဲ့ကိုယ်နားနဲ့ဆုံလိုက်တဲ့အတွက်ကြောင့်ဖတ်တာဖြစ်ပြီဘာဖြစ်ပြီလဲအတန်နဲ့နားနဲ့ဆုံရင်းဒီပါလေဖတ်တာအဲ့ဒီဖတ်တာဖြစ်တော့အဲ့ဒီအတန်ပေါ်မှာကိုကခံစားချက်ဝေဒနာမလာဘူးလားလာလားဟာဒီလိုငါလာဆဲရဲ့ကွာဟောစိတ်ကကိုကလည်းပဲရှုကနေနော်ဒေါမနတဝေဒနာမဖြစ်ဘူးလားဖြစ်လားဖြစ်လာပြီသူ့အတန်နဲ့ကိုနားနဲ့ဆုံလာတာကနေအနည်းဆုံးအကြောင်းကနေစတာပေါ့နော်အဲ့တော့ကိုကလည်းပဲမကျေနပ်တဲ့ဝေဒနာမပေါ်ဘူးလားပေါ်လားပေါ်တော့ဒီဝေဒနာတွေမရက်ဘူးဆိုရင်နောက်ဆက်တွဲသူ့အတန်ကိုမှတ်တာလို့မင်းငါဘာပြောထားလဲမင်းသိချာနော်နေငါဘာပြောထားလဲဆိုတာမှတ်သားမှုမလာဘူးလားလာလားကိုကခုနေခါမှာတုံ့ပြန်နေတုံ့ပြန်မယ်မတုံ့ပြန်ရင်လည်းအဲ့ဒါကိုမှတ်ထားမယ်ဟုတ်ပြီလားအဲ့တော့မှတ်ထားပြီးတော့လည်းပဲကိုကဒီတိုင်းနေမှာမဟုတ်ဘူးသူ့ကိုတခုခုပြန်ရင်လည်းပြောမယ်လက်နဲ့ရင်လည်းတုံ့ပြန်မယ်အဲ့ဒီလိုတုံ့ပြန်မှုအတွက်ကစိတ်စည်နာပေါ့အများကြီးမရင်ရအောင်လားရင်ရလားအဲ့ဒီကာယကံမှုဝစီကံမှုတုံ့ပြန်မှုအတွက်ဖြစ်စီတဲ့တုံ့လှုပ်ဆော်ပြီးတဲ့စိတ်စေတနာစေတနာလေးတွေကိုသင်္ခါရခန္ဓာလို့ခေါ်တယ်။ဘာခန္ဓာလို့ခေါ်လဲ?တုံ့ပြန်ခြင်းနဲ့စိတ်တွေကိုကြတော့ဝိညာဉ်နဲ့ခန္ဓာ။ဘာခန္ဓာလို့ခေါ်လဲ?အဲ့တော့ကြည်နော်ဦးဇင်းတို့ဒီဓာတ်တဘာဝတွေကိုရှုနေကြပုဂ္ဂိုလ်ဟာတစုံတရာသောပုဂ္ဂိုလ်ကဆဲတာဆိုတာမခံတာအောင်ပြောလာရင်ဓာတ်အဖြစ်မြင်အောင်ကြည့်တတ်တယ်ဘုဒီနေရာမှာရှင်သာရိပုတ္တရာပြောထားတယ်ဘလို့တက်ပြမြောင်ကြည့်ရတဲ့ဩငါနားနဲ့သူနဲ့ဆုံတော့ဖတ်တတ်တတ်ပေါ်တယ်ဖတ်တတ်တတ်ပေါ်တော့ငါတဏ္ဍမှာအချင်းလေးရမပါတော့မကျင်တဲ့ဝေဒနာလာတယ်မကျင်တဲ့ဝေဒနာကတော့ငါမှာမှတ်သားတဲ့တင်ညာလေးရတယ်ဆက်လာတယ်အဲ့တော့တုံ့ပြန်ခြင်းနဲ့စိတ်စေနာဆိုတဲ့သင်္ခါရခန္ဓာကလည်းလာတယ်တုံ့ပြန်ခြင်းနဲ့စိတ်ဆိုတဲ့ဝိညာဉ်နဲ့ခန္ဓာကလည်းလာတယ်အဲ့တော့ဒီအတန်ကိုအကြောင်းပြုပြီးငါမှာခန္ဓာ၅ပါးခန္ဓာပရမဖြစ်တော့အတန်နဲ့နာကပါခန္ဓာလဲရူပခန္ဓာအတန်နဲ့နာကရုပ်တရားတွေမို့လို့ဘာခန္ဓာလဲရူပခန္ဓာအဲ့ဒီအတန်နဲ့နာဆုံတွေ့တဲ့အတွက်ကြောင့်ပေါ်လာတဲ့ဖတ်တာကသင်္ခါရခန္ဓာခံစားတဲ့ဝေဒနာလေးကဝေဒနာခန္ဓာမှတ်သားတာလေးကသင်ညက်ခန္ဓာလှုပ်ဆော်တဲ့စေတနာလေးပဲဖတ်တာနည်းတူပဲဘာခန္ဓာတော့သင်္ခါရခန္ဓာစိတ်လေးကဘာခန္ဓာလဲဝိညာဉ်နဲ့ခန္ဓာအဲ့တော့ခန္ဓာဘယ်နှပါးလဲခန္ဓာ၅ပါးဆိုတာလည်းပဲစောစောတုန်းကငကူကရှိရလားမဟုတ်ဒီကြားလိုက်တဲ့အခါမှာဖြစ်တဲ့ခန္ဓာဖြစ်စဉ်ပြောတာငကူကတော့တခြားခန္ဓာဖြစ်စဉ်ရှိမှာပေါ့အခုကြားလိုက်တဲ့အခါမှာခန္ဓာဖြစ်စဉ်ပြောင်းသွားတာဟုတ်ပြီလားဒီကြားတဲ့အခါမှာမကျင်တဲ့ခန္ဓာ၅ပါးဖြစ်စဉ်လေးကငကူကတခြားဖြစ်စဉ်နဲ့တူရတာမတူဘဲနဲ့အစ်စ်ပေါ်လာတဲ့ခန္ဓာဓာတ်သဘာဝတစ်ခုဟုတ်ပြီလားခန္ဓာဓာတ်သဘာဝတစ်ခုပေါ်လာတယ်ဆိုတာကိုဒီဓာတ်ကမ္မထံစီးပြန်းနေတဲ့ပုဂ္ဂိုလ်ကတန်းမြင်နိုင်ပါတယ်တဲ့ဉာဏ်နဲ့တန်းပေါ်လာနိုင်ပါတယ်အဲ့တော့နော်ဩဒီခန္ဓာ၅ပါးဖြစ်စဉ်ကအဓိကလက်သက်တည်းခံကသူ့အတန်နဲ့ငါနားနဲ့ကြားတယ်ဖတ်တာကလက်သက်တည်းခံလေအဲ့တော့ဖတ်တာဟာလည်းပဲဘာလို့ပေါ်လာတာလဲသူ့အတန်ရှိလို့ငါနာရှိလို့သူ့အတန်နဲ့ငါနာဆိုတဲ့အကြောင်းမရှိဘဲနဲ့ဒီဖတ်တာဆိုလာပါမလားဒါဆိုရင်အကြောင်းဖြစ်တဲ့ဖတ်တာကတော့မြဲရလားမမြဲဘူးလားအဲ့ဒါဖတ်တာမှမမြဲဘူးဆိုရင်နောက်ကဝေဒနာတို့တင်ညာတို့ကမြဲစရာအကြောင်းရှိပါဦးလားမမြဲဘူးလို့ဒီခုခန္ဓာငါးပါးဟာဘလောက်ကြာမှလဲဒီအကြောင်းဖြစ်တဲ့ဖတ်တာမှမမြဲရင်စင်ခဲစင်ခဲပေါ်လာတဲ့ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့ဒီခန္ဓာတွေကလည်းမမြဲဘူးဆိုတာကိုကဉာဏ်ထဲမှာဥသွားပြီဆိုရင်အဲ့ဒီမမြဲတဲ့ခန္ဓာနဲ့ပတ်သက်ပြီးကိုကဖက်ပြန်ပြီးဉာဏ်ဖြစ်เสียလို့မြင်ပါဦးမလားမမြင်တော့ဘူးတဲ့အဲ့တော့ဒါဟာနန္ဒတ်တဘာဝယုတ်တ်တဘာဝဖြစ်စဉ်တစ်ခုမျှတာပဲလို့မြင်လိုက်ပြီးအမြင်တတ်သုရှသွားပြီဆိုရင်သူရဲ့စိတ်ဟာအဲ့ဒီယုတ်တ်နန္ဒတ်ပုံမှာပဲမြင်သွားတဲ့အတွက်ကြောင့်စိတ်ကအဲ့ဒီဓာတ်တဘာဝကိုပဲပြင်းမြင်သွားတယ်။ဓာတ်တဘာဝကိုပြင်းမြင်တော့ပฏิจจิစောစောမကျင်တဲ့စိတ်တွေကကြည်လင်သွားတယ်တဲ့။တန်တိတ်တတိစိတ်ကခိုင်ခိုင်မာမာဒီကြည်လင်တဲ့အပေါ်မှာယက်တည်နိုင်သွားတယ်။အဓိမုတ်စိတ်တိကိုနှလုံးသွင်းနေကြဓာတ်အပေါ်မှာပဲသက်ဝင်သွားတယ်တဲ့။အဲဆိုတာကအာယုံကိုပြောင်းလိုက်နိုင်တဲ့သဘောပေါ့။သူ့အတန်နဲ့ကိုနားနဲ့ဆုံတဲ့ဖတ်တာအာယုံကိုမဖြစ်စီပဲနဲ့ကိုမှတ်နေကြဓာတ်အာယုံနဲ့ဒီပေါ်လာတဲ့အတန်တွေကိုလည်းပဲဓာတ်သဘာဝမျှတာပဲလို့ရှုလိုက်ရင်သူ့အတန်နဲ့ကိုနားနဲ့ဆုံနဲ့ဖတ်တာမလာတော့ဘူး เนาะถ้าก็ยุติยะတော့จําไม่ยะได้ผู้บ่ดีเนี่ยมาတော့อัญญาริพุทธะโกโรเมจีก็เตียอ้าถုတ်นี่แหละพุ่นนี่ดิยะหันนี่ကိုฮ้อနေတာဖြစ်တယ်အတော့เตียอ้าถုတ်နေတဲ့အခါမှာကိုယ်ကိုတယောက်ဇုံတယောက်တော့ပုဂ္ဂိုလ်ကလာဆဲတဲ့အခြေအနေမျိုးလာပြီးတော့ကျူးကျော်ပြောဆိုတဲ့အခြေအနေမျိုးမှာကိုကသူ့အတန်ကိုအာယုံမပြုဘဲနဲ့ကိုမှတ်နေကြဓာတ်ကိုပဲဆက်ပြီးအာယုံယူလိုက်မယ်ဆိုရင်သူ့အတန်ကိုကြောက်အောင်လားနားနဲ့သူ့အတန်နဲ့ဆုံနဲ့ဖတ်တာဖြစ်အောင်လားမဖြစ်တော့ဘူးဆိုရင်အဲ့ဒီအတန်နောက်လိုက်ပြီးတော့နော်ဖြစ်ကျော်ရှိအောင်မလားမရှိတော့ဘူးဒါကတရားအထုတ်တဲ့အခါအဲ့တော့ဘဝထဲမှာကျတော့ရုပ်တရက်ဓာမျိုးနှလုံးသွင်းလို့တော့မလွယ်ဘူးပေါ့ကိုကနေစဉ်မိသားစုနဲ့နေမယ်အလုပ်ခွင်ထဲမှာနေမယ်အဲ့တော့တစုံတယောက်ဆက်ဆံတဲ့အခါမကြင်ရတာပြောမယ်အဲ့ဒါကြီးကိုဒီလိုသဘောမျိုးနဲ့တန်းเนาะဖြေလျှောက်နေလို့တော့လွယ်မလားမလွယ်ပေမဲ့ဒီလိုမျိုးကြော်ဖြတ်လို့ရတယ်ဆိုတော့သိထားရေဩဒါလည်းပဲဖြစ်ပြီးပြတ်သွားမဲ့သဘောပဲလို့ကိုကညံလေးဥလိုက်နိုင်ပြီဆိုရင်ဖြစ်ကြောမရှိအောင်တော့မထိနိုင်တာထိနိုင်တာဩဘယ်យ៉ាងမှတည်ငြိမ်တာမရှိဘူးဒါလည်းပဲ तू လည်းဘယ်တော့ပြောနိုင်မှာမို့လို့ကျ तू လည်းမောရက်သွားလိမ့်မယ်ဟုတ်တယ်မလားနောက်ဆုံးဒါဒီတရားကတော့ဒီခုရှင်သာရိပုတ္တရာခေါ်တာကတရားထိုင်နေတုန်းမှာနော်ကိုယ့်ရဲ့ဖြစ်စေပါကိလေသာရှားမခုအောင်ကိုမှတ်နေကြသဘောပရမတ်သဘောတဘာဝကိုပဲဆက်ပြီးတော့မြင်အောင်ကြည့်ခိုင်းတာအဲ့ဒီလိုမြင်အောင်ကြည့်ကြရင်အကြာလောကဒဏ်နဲ့ပတ်သက်ပြီးတော့မကျော်လွှားနိုင်လားကျော်လွှားနိုင်လားဒါကိုဥစဉ်တို့ကဘဝထဲမှာ apply လုပ်ယူပါမှာဟုတ်ပြီလားအဲ့တော့ဒီသဘောတဘာဝကိုကိုကလက်တွေ့ဘဝထဲမှာအသုံးချလိုက်ရင်လောကကြီးမှာကျင့်တတ်တာမကျင့်တတ်တာပြောရ तू ကလည်းသူ့အလို့သူ့လို့ငါလည်းငါအလို့ငါလို့तू आले तू ပြောကျင်တာ तू ပြောကျင်တာ तू ဆန္ဒရှိတာကိုကတော့တိတ်ပင်လို့ရမလား तू က तू လို့ तू လို့လုပ်နေငါကငါအလုပ်ငါလုပ်နေအဲ့ဒီလိုမျိုးနည်းနည်းလေးချလာနိုင်ရင်တော်တော်တန်တန်ငါကပြောလို့ဆိုရင်ကိုက3ခါလောက်ပဲမြတ်ထွက်တော့မယ်2ခါလောက်မထွက်ဘူးဆိုရင်လည်းကို့မှာနည်းနည်းလေးပြေရောက်မှုမရှိဘူးလားရှိတာအဲ့ဒီလိုပေါ့နော်ဒါကအကြာလောကတယ်ပဲအဲ့ဒီလိုမှမဟုတ်ဘူးဆိုရင် तू ကတခွန်းပြောလို့ကိုကတခွန်းပြောမယ်ဆိုရင်နောက်ဆုံးဒါကနောက်ဆုံးထောင်ထဲထိရောက်သွားကြရမရှိဘူးလားရှိလားနောက်ဆက်တွဲဆိုးကျိုးတွေမရှိဘူးလားရှိလားနော်ခွန်ကြီးခွန်ငယ်ဆိုလို့ရှိရင်ဒါကြောင့်အကြာလောကဓာတ်တွေရင်ဆိုင်ဖို့အတွက်အဲ့တော့ဒီလိုမျိုးတတ္တဓာတာရမဏမေဝစိတ်တံပက္ခံတတိပတိတတိတန်တိတ်ထတိအဓိမုတ်စတိတဲ့နောက်တစ်ခါအကြာလောကဓာတ်ပြင်ဒီခန္ဓာကိုအတွေ့အထိလောကဓာတ်ဟောအဲ့တော့ဒီလိုအားထုတ်နေတဲ့ယဟန်တော်တပါးကိုတဲ့တစုံတယောက်သောယန္တူတွေကမနစ်သက်ဖွဲရာเนาะကိုမူရာတွေနဲ့เนาะလာပြီးတော့ရိုက်နဲ့ပုတ်ခတ်မယ်ဒုတ်တွေနဲ့လာရိုက်မယ်လက်သီးတွေနဲ့လာထိုးမယ်ဓာတ်တွေနဲ့လာခုတ်ထစ်မယ်ဆိုရင်ဟောတဲ့အဲ့ဒီလိုဆိုရင်ဒီဓကမထံစီချမ်းနေတဲ့ပုဂ္ဂိုလ်ဟာညံဦးလို့ရပါလေတဲ့ဘယ်လိုညံဦးလို့ရတော့ဆိုတော့ဩငါခန္ဓာကိုယ်ရှိလို့เนาะလက်နဲ့ထိုးเสียဖြစ်ရတာဗောဒုတ်နဲ့ရိုက်เสียဖြစ်ရတာဗောဓာတ်နဲ့ခုတ်เสียဖြစ်ရတာဗောခန္ဓာရှိရလေပဲတရားတွေနဲ့ပဲကင်းနိုင်ပါမလဲအဲ့တော့ငါရဲ့ဆရာမြတ်စွာဘုရားကနောက်ဆုံးယန္တူတွေကကိုယ်ကိုလွှာကြီးနဲ့လာတိုက်ရင်တော့မှာတဲ့အဲ့ဒီယန္တူအပေါ်မှာဒေါသမထွက်နဲ့တဲ့နော်ဒေါသမထွက်နဲ့ဒေါသထွက်လိုက်ရင်ကိလေသာကြားခိုးသွားတဲ့အတွက်ကြောင့်မူလနှလုံးသွင်းနေတဲ့တမာတိနဲ့ဝိပဿနာဉာဏ်ပညာဆိုရှိပါဦးမလားသမာဓိနဲ့ဝိပဿနာဉာဏ်ပညာဖရာရဲ့အဆုံးမဟာနောက်ဆုံးဝိပဿနာဉာဏ်ပညာကနေဘယ်ကိုကူရမှာလို့မက်ပညာဖိုးပညာအဲ့ဒါမက်ပညာဖိုးပညာအထိရောက်အောင်ဆိုရင်ဝိပဿနာဉာဏ်ပညာရှိနေဖို့မလိုဘူးလားလို့လားအဲ့တော့ဝိပဿနာဉာဏ်ပညာဆိုတာကဒီလိုဒေါသတွေပေါ်တဲ့အချိန်မှာဆိုရင်ဝိပဿနာဉာဏ်ကလာလို့ရပါမလားမရဘူးအဲ့တော့ဒီနေရာမှာဝိပဿနာတရားအားထုတ်နေတဲ့ပုဂ္ဂိုလ်ဟာကိုယ်ကိုဒုတ်တွေနဲ့လာရိုက်နေတာတော့မှလွှာကြီးနဲ့လာဖြတ်နေရင်တော့မှသူ့ကိုအာယုံမပြုတ်နဲ့တဲ့သူ့ကိုဒေါသမဖြစ်စေနဲ့ဒေါသဖြစ်လိုက်ရင်ဝိပဿနာဉာဏ်တွေလျော့ကျသွားပြီးတော့မက်ဖို့ရမယ့်အခွင့်အရေးဆုံးကျုံသွားနိုင်တယ်။ဒါကြောင့်ငါဟာသူကလည်းရိုက်ရရှိတာသူ့တို့သူတို့ငါကလည်းမှတ်စရာရှိတာငါလို့ပဲဆိုပြီးတော့ဝိရိယကိုတင်းပြီးတော့ကိုမှတ်နေကြဓာတ်အာယုံပေါ်မှာပဲစိတ်ကိုတင်ထားစိတ်ကိုတည်ငြိမ်အောင်ထားအဲ့ဒါဆိုရင်မှတ်စိတ်နဲ့မှတ်เสียအာယုံနဲ့တထက်တည်းကြာသွားပြီဆိုရင်သူ့ရဲ့ညှင်းပန်းနှိမ့်ဆက်မှုကိုကိုကဖတ်တာမဖြစ်တော့ဘူးဥပမာဆိုတော့လာရိုက်ခတ်တယ်ဆိုရင်သူ့ရဲ့ဒုတ်ဆိုတဲ့ဖုတ်တပ်ပနဲ့ကိုယ့်ရဲ့ကိုယ်အကြည်ဓာတ်လို့ခေါ်တယ်ဒီကာယဒွါရနဲ့နှစ်ခုဆုံးတာကိုဘာလို့ခေါ်လဲဖတ်တာအဲ့ဒါကကိုကအာယုံပြုရင်အဲ့ဒီဖတ်တာကကိုကသိမှာ ဖတ်တာဖြစ်ပြီဆိုရင်ဝေဒနာနာကျင်တဲ့ဝေဒနာမသိဘူးလားသိတာကိုကအဲ့ဒီဟာကိုအာယုံမပြုဘဲနဲ့ကိုမှတ်နေကြတရားကိုပဲဆက်မှတ်နေရင်ကိုကမှတ်စိတ်နဲ့မှတ်เสียအာယုံနဲ့ရောက်နေတာဆိုတော့ဟိုဘက်ကလာရိုက်တဲ့ဟာကိုကိုကဖတ်တာဖြစ်စီရလားမဖြစ်စီဘူးဆိုရင်အဲ့ဒီနာကျင်မှုကိုမခံစားရဘူးလေအဲ့ဒါကဆရာဝန်တွေမှနားလည်နေတယ်ဆရာဝန်တွေနဲ့ဦးဇင်းဆွေးနွေးကြည့်တဲ့အခါဆရာဝန်တခါအရင်ဆုံးကလည်းပြောဥပါတယ်ယုတ်တရားနားတာယုတ်တရားဖောက်ပြန်တဲ့အခါယုတ်တရားဖောက်ပြန်မှုမရှိဘူးလားရှိလားအဲ့ဒီယုတ်တရားဖောက်ပြန်တာကိုစိတ်ကခံစားတာဘာခံစားတာလဲစိတ်ကအဲ့ဒီယုတ်တရားဖောက်ပြန်တဲ့နေရာကိုတုံ့ပြန်တာကိုကိုကစိတ်ကလက်ခံနိုင်ရင်အဲ့ဒီဟာကိုသိရအဲ့တော့ဦးဇင်းတို့ဓမ္မကြီးတို့တခါလေသိကြည့်ပေါ့ကိုယ်ဒီအပြင်းထန်ယောဂဝင်နာတွေဖြစ်နေတယ်နော်ဒီတိုင်းကိုယ့်ကိုတယောက်တည်းနေရင်ဟာအမလေးကျွတ်ကျွတ်ကျွတ်ဟိုနာနာဒီနာနာမဖြစ်ဘူးလားဥပမာဆိုတော့ကိုနှစ်သက်တဲ့သားလေးတွေသမီးလေးတွေမိလေးတွေလာတယ်ဆိုရင်အဲ့ဒါကမေ့သွားပြီစကားပြောလိုက်ရရင်မေ့သွားပြီအာယုံကြောင်းလိုက်တယ်တကယ်တော့ဒီနာနာဆောသွားလည်းပဲမရှိဘူးလားရှိလားကိုနှစ်သက်သဘောကျတဲ့ပုံကိုယ်လေးတွေနဲ့စကားချင်းချင်းလည်းလည်းပြောလိုက်ရတဲ့အခါမှာဟိုဟာကိုမေ့ထားလို့မရဘူးလားရလားအဲ့ဒီသဘောပဲနော်ခန္ဓာကိုယ်နာကျင်နေတာကြီးအခုလည်းပဲကြည့်လာရိုက်တယ်လာနှိပ်ခတ်တယ်ဒါဒုက္ခတာရုပ်မှမရှိဘူးလားရှိနေလားအဲ့ဒီဟာကိုကိုယ်ကအာယုံမပြုဘဲနဲ့မူလမှတ်နေကြကမ္မထံကိုပဲမှတ်မယ်ဆိုရင်အဲ့ဒီသောသောကလာထိတဲ့ကာယပတ္တာထနဲ့လာထိတဲ့ဖုဋ္ဌကနဲ့ဆုံတဲ့ဖတ်တာကိုကိုကဖြစ်ခွင့်မပေးဘူးဆိုလို့ရှိရင်နောက်ဆက်တွဲဝေဒနာလာပါမလားမလာဘူးအဲ့ဒီသဘောရှိတယ်ဒါကြောင့်မြတ်စွာဘုရားလက်ထက်ကနော်ကြားဆွဲရင်းနဲ့တရားမှတ်လို့ရတယ်သောတာပန်အရိယယဟန္တာဖြစ်သွားတယ်ဆိုတာဒီသဘောပဲကြားကြိုက်တာလည်းပဲသူ့လို့သူ့လို့လိမ့်မယ်ငါလည်းပဲငါမှတ်เสียရှိတယ်လို့ငါပါငါလို့ပဲသူ့လို့သူ့လို့ကိုယ်လို့ကိုယ်လို့တယ်လို့ကိုယ်လို့ပုံမှာစိတ်တင်ထားရင်သူ့လို့ကိုကဂယုမဆိုင်မိတော့တဲ့အတွက်ကြောင့်ကိုယ်မှာစိတ်ခံစားမှုမရှိတော့အဲ့ဒီသဘောတွေဟုတ်ပြီလားဒါကြောင့်အဲ့တော့အဲ့ဒီလိုမျိုးအဲ့တော့အဲ့ဒီလိုမျိုးတင်းပြီးတော့စူးစမ်းပြီးလုပ်ရင်အာယုံပြောင်းလိုက်ရင်ရပါပဲတဲ့ဒီခန္ဓာကိုယ်လာထိတဲ့ကျန်းတဲ့လောကဓာတ်ကိုကျော်လွှားနိုင်ပါတယ်ဒါပေမဲ့လွယ်လွယ်ကူကူနဲ့တော့ကျော်လွှားလို့မရဘူးတဲ့အဲ့တော့အဲ့ဒီလိုကျော်လွှားတဲ့အခါမှာတခါတလေဩဖခင်ကလွှာကြီးနဲ့လာတိုက်ရင်တော့မှအဲ့ဒါကိုဒေါသမထွက်နဲ့ဒေါသထွက်လိုက်ရင်ကိစ္စတာကြားကိုသွားတော့မူလနော်ပညာတွေကယော့သွားလိမ့်မယ်အဲ့တော့ကိစ္စတာကြားကိုဖခင်ကိုအာယုံပြုဖခင်ကလည်းပဲဒီတရားကိုဆက်မှတ်ဒီလိုနီးနဲ့ယဟန္တာဖြစ်သွားတဲ့တန်ဃာတွေဆိုတာလည်းရှိတယ်အဲ့ဒီလိုယရနာသုံးပါးကိုအာယုံပြုပြီးတော့ကိုယ်မှတ်နေကြအာယုံကိုဆက်ပြီးတော့မှတ်လို့ဆိုလို့ရှိရင်အဲ့ဒီကြံတဲ့အာယုံတွေပေါ်မှာဥပိ္ပခာပြုနိုင်တဲ့ဝိပဿနုပိ္ပခာဖြစ်လာပါလိမ့်မယ်ဒါပေမဲ့လွယ်လွယ်နဲ့တော့မဖြစ်တတ်ဘူးမဖြစ်တတ်ရင်ကိုယ့်ကိုယ်ကိုပြန်ဆင်ခြင်ရမယ်ဘယ်လိုဆင်ခြင်ရမလဲဩသူများတွေရှိရအရိယတန်ဃာတွေဒီလိုနည်းနဲ့ကြော်ဖြတ်သွားတာရပါတဲ့ကဲနဲ့ငါကဘာလို့ရအောင်အမထုတ်နေရတာလဲအဲ့တော့ငါညံ့တာပဲငါမှအရမတော်လိုက်တာအဲ့ဒီလိုသူများတွေဒီလိုနည်းနဲ့လောကဓာတ်ကြီးကြည့်ပေါ့ဦးဇင်းတို့ဘဝထဲမှာကြည့်ပေါ့တစ်ခါတလေတယောက်နဲ့တယောက်မခံချင်အောင်လာပြောတယ်တချို့အပြုံးမပြည့်ခဲနဲ့ရင်ဆိုင်နိုင်တဲ့ပုံစံတွေမရှိဘူးလားရှိလားတချို့ကျတော့ဟာကိုယ်တခွန်းလာပြောရင်ကိုယ်လည်းနှခွန်းသုံးခုလောက်ပြန်ပက်လိုက်ရမှာဆိုတဲ့ပုံစံမရှိဘူးလားရှိလားတချို့တည်တည်ငြိမ်ငြိမ်နဲ့ယဉ်ဆိုင်နိုင်တဲ့ပုံကိုယ်တွေကဘာလို့ယဉ်ဆိုင်နိုင်တာလဲသူတို့လေ့ကျင့်ထားလို့ပဲဟုတ်ပြီလားဒါဆိုသူလုံးနိုင်ရင်ကိုယ်ကမလုံးနိုင်ရရှာရှိပါမလားမရှိကိုယ်ကဘာလို့နှကုံးသုံးပက်နေရလဲပက်တော့တီးခံလိုက်တဲ့လူနဲ့စာရင်ကိုယ်မှာနောက်ထပ်နောက်ဆက်တွဲပြဿနာတွေမကြီးဘူးလားကြီးတာမိသားစုပြိုကွဲတာလို့အင်တော်ကြီးပြိုကွဲတာလို့ဘာလို့ညာလို့လောကနော်ပြဿနာတွေအများကြီးဆင်ခဲ့ဆင်ခဲ့ဖြစ်သွားတာလေအများကြီးမရှိဘူးလားရှိတာအဲ့တော့သူများဒီလိုနေရာမျိုးမျိုးတီးခန့်ရဆိုရင်ကိုယ်လည်းပဲလုပ်ရင်မရဘူးလားရလားရတယ်လို့အဲ့ဒီလိုမျိုးနှလုံးသွင်းပြီးတော့စူးစမ်းပြီးတော့လုပ်ရမယ်တဲ့အကယ်၍ကိုယ်တန်တယ်မှာမရဘူးဆိုရင်ငါညံ့လားရှိလားငါညံ့လားရှိလားငါမှအရမတော်လိုက်တာသူများတွေရအောင်လုပ်နိုင်ပါပြက်ကဲနဲ့ငါရအောင်မလုပ်နိုင်တာငါညံ့တယ်ဆိုပြီးတော့ကိုယ့်ကိုယ်ကိုတန်ဝေကယူပါမယ်တဲ့ဒီနေရာမှာဥပမာလေးကဘာပေးထားလဲဆိုရင်ယောက်ခမအိမ်လိုက်သွားတဲ့ချွေးမဟာယောက်ခမမြင်တိုင်းကြောက်နေတယ်လို့မျိုးပဲအဲ့ဒီလိုမျိုးကိုယ်တန်တယ်မှာဒီလိုမျိုးသီးခံဖို့ဖခင်ကသီးခံဖို့ပေးထားပါလေကဲနဲ့သီးမခံမဲနဲ့ဒေါသကိုမွေးမြူတယ်ဆိုရင်အဲ့ဒီဒေါသကိုကိုမုံနဲ့ယောက်ခမလိုမြင်နိုင်အောင်ကြည့်နိုင်ရမယ်ဟုတ်ပြီလားချွေးမဟာယောက်ခမမြင်နိုင်သူစိတ်ချမ်းသာရလား စိတ်မချမ်းသာဘူးအဲ့တော့ကိုယ်တန်တယ်မှာကိုကသီးခံတဲ့နေရာမှာဖခင်ကသီးခံရဖြစ်တယ်လို့ဟောထားတဲ့နေရာမှာသီးခံနိုင်မှုစွမ်းအားမရှိဘဲနဲ့ဒေါသတွေကြီးဝင်နေရယူနေရဆိုရင်အဲ့ဒီပေါ်လာတဲ့ဒေါသကိုယောက်ခမလိုမြင်အောင်ကြည့်ရမယ်။ဘာလို့မြင်အောင်ကြည့်ရမလဲ။ယောက်ခမကိုယုံမုန်းတယ်လို့ဒီဒေါသကိုလည်းယုံမုန်းအောင်လေ့ကျင့်ယူရမယ်တဲ့။အဲ့ဒီလိုလေ့ကျင့်မှများပြီးတော့အားတင်းမှများပြီးတော့ဆက်ပြီးတော့လေ့ကျင့်ရင်စောစောကပြောခဲ့တဲ့ဒီခန္ဓာကိုယ်အတွေ့အထိနဲ့ပတ်သက်တဲ့လောကဒဏ်ကြော်ဖြတ်နိုင်တဲ့ဥပိ္ပခာဆိုတာဖြစ်လာပါလိမ့်မယ်ကြိုးစားရင်ရနိုင်ပါတယ်တဲ့နော်ဒါကြောင့်ဒီနေရာမှာအဲ့တော့ဦးဇင်းတို့ဒီမှာရှင်သာရိပုတ္တရာကိုရောင်မြတ်ကြီးကယဟန်တော်များဒီနေရာမှာတော့အခုဦးဇင်းတို့ဒါကတရားအားထုတ်နေတဲ့ပုဂ္ဂိုလ်တွေကိုအဓိကထားပြောတာပေါ့ဗျာဘဝထဲမှာငြိမ်းချမ်းနေတဲ့ပုဂ္ဂိုလ်တွေကိုအဓိကထားပြောတာပေါ့လောကထဲမှာတိုင်းပြည်နဲ့တိုင်းပြည်တူနိုင်ကိုနိုင်ရှင်ပြန်စစ်တက်ရတဲ့အခါမျိုးတွေဆိုရင်တော့ဒါမျိုးသွားလို့တော့လည်းမရဘူးပေါ့နော်အခုကတရားဘာဝနာရှုမှတ်ပွားများနေတဲ့အခါဉာဏ်ရည်တက်ဖို့ဆိုရင်ကိလေသာကြားခုရင်ဉာဏ်ရည်တက်ပါမှာအဲ့တော့သူများတခုံးပြောလို့ကို့မှာအဲ့ဓာကြီးကိုဒေါသတွေထွေးပိုက်ပြီးတော့တရားမှတ်နေရင်တရားကရှေ့ဆက်ဆရာရပါမှာမရဘူးဆိုရင်အဲ့ဒီလိုဒေါသမဖြစ်အောင်ဘယ်လိုထိန်းချုပ်မလဲစသည်အားဖြင့်ပေါ့နော်အဲ့ဒီလိုမျိုးဒါကြောင့်အဲ့ဒီလိုမျိုးစူးစမ်းပါများရင်တဲ့ဒီယဟန်တော်ဟာနော်ဒီယောဂီပုဂ္ဂိုလ်ဟာဒီလိုမျိုးလောကဓာတ်တွေကိုကြော်ဖြတ်ပြီးတော့အရာရာကိုဥပိ္ပခာထားနိုင်တဲ့အကြီးသွေးကောင်းတွေဖြစ်လာပါလိမ့်မယ်တဲ့အဲ့တော့ရှင်သာရိပုတ္တရာကိုရောင်မြတ်ကြီးကဒီခန္ဓာနဲ့ပတ်သက်ပြီးတော့เนาะအစွဲလန်းတွေကိုလျှော့ဖို့အတွက်ဥပမာလေးပေးတယ်ဘာပေးတော့ငါရှင်တို့တဲ့ကတ်ထင်းစပဋိစ္စဝန်လင်းစပဋိစ္စတိနေစပဋိစ္စမတ္တိကင်စပဋိစ္စအာကာသောပရိဝါရီတောအဂါရံတွေဝသင်္ခံကိစ္စတိတဲ့နော်အဲ့တော့ဒီဦးဇင်းတို့တက်သားနဲ့ဆောက်ထားတဲ့အိမ်ကြီးဆိုတာကိုဉာဏ်ထဲမှာအာယုံပြုကြည့်လိုက်တာဦးဇင်းတို့ဗမာပြည်မှာတက်သားအိမ်ကြီးမရှိဘူးလားအဲ့တော့တက်သားအိမ်ကြလုံးဖြစ်ဖို့ဆိုရင်တိုင်ဆိုတဲ့တက်သားတွေရောမပါရဘူးလားဒီတက်ငယ်တွေဘာတွေတုတ်ဖို့အတွက်နွယ်တွေနှီးတွေရောမလိုဘူးလားလို့လားအပေါ်မိုးမိုးဖို့အတွက်တက်ငယ်တွေဘာတွေရောမလိုဘူးလားလို့လားတချို့ကလားအိမ်ကြီးဆိုရင်ဒီနော်နိုင်ရန်ကိုမြည်ညက်တင်တဲ့မုံမှန်ထားတာတွေဘာတွေမရှိဘူးလားအဲ့တော့အိမ်တိုင်ဖြစ်ဖို့ဆိုလို့ရှိရင်တက်သားတွေနော်နှီးတွေနွယ်တွေတက်ကြယ်တွေညီညက်တွေဒီလိုစုပေါင်းလိုက်တဲ့အခါမှာစုပေါင်းထားလိုက်လို့နော်အာဂတဟင်းလင်းမြင်တဲ့တကွအဲ့ဒီလိုအရာတွေစုပေါင်းထားတဲ့အရာကိုအိမ်လို့မခေါ်ဘူးလားခေါ်လားအေးအိမ်ဆိုတာနော်တက်သားတို့နော်နွယ်တွေတက်ပင်တို့ဒီရောဒီအမိုးတို့ညီညက်တို့အပါဝင်ဖွဲ့စည်းထားတဲ့အာဂါသရှင်းလင်းပြင်ကွက်လက်ကြီးတစ်ခုကိုအိမ်လို့ခေါ်တယ်။ကြည်နော်အဲ့ဒီအိမ်မှာပုံနာနေတော့ဒီအိမ်ကဘာအိမ်လို့ပုံနာအိမ်။ဟုတ်ပြီလားတထေးနေတော့တထေးအိမ်ရှင်းပြင်းနေတော့နန်းတော်ဘုန်းကြီးနေတော့ဘုန်းကြီးကျောင်းမခေါ်ဘူးလားခေါ်လားကြည်နော်အဲ့တော့ဘလို့ပဲခေါ်ခေါ်အဲ့ဒီအဆောက်အဦတွေမှာကြည်လိုက်တော့တစ်သားတွေနှီးတွေတက်ကြယ်တွေအလာဟင်းနဲ့ကွက်လက်တွေမပါဘူးလားပါလားဒီအပေါင်းအစုမျှကိုပဲလူနေတော့အိမ်တထေးနေတော့နော်တထေးအိမ်စသည်အားဖြင့်အခေါ်ပညာညာမျိုးမျိုးမဖြစ်ဘူးလားဖြစ်လားအဲ့ဒီနည်းတူပဲတဲ့နော်ဦးဇင်းတို့ငါ့ရှင်တို့တဲ့တင်တော့ငါတို့ရဲ့ခန္ဓာကိုယ်ကလည်းပဲအယိုးမပါဘူးလားအယိုးတွေနော်တည်ထောင်ထားပြီးတော့အဲ့ဒီအယိုးတွေပေါ်မှာအကြောတွေမပါဘူးလားနော်အယိုးတွေအကြောတွေနောက်ပြီးတော့အသားတွေအရည်တွေဝိုင်းရံမထားဘူးလားအဲ့ဒီလိုအယိုးအကြောအသားအရည်တွေဝိုင်းရံထားတဲ့ရှင်းလင်းပြင်တစ်ခုကိုလူလို့မခေါ်ဘူးလားခေါ်လားနော်အဲနတ်ပုံစံဖြစ်တော့ဘာလို့ခေါ်လို့နတ်နော်လူပုံစံဖြစ်တော့လူယောက်ျားပုံစံဖြစ်တော့ယောက်ျားမိန်းမပုံစံဖြစ်တော့အဲ့ဒီလိုခေါ်ထားတဲ့အခေါ်မြတ်တာလေအဲ့ဒီအခေါ်ရဲ့အောက်မှာတကယ်အရှိတရားကအယိုးအကြောအသားရှင်းလင်းပြင်အရည်ရှင်းလင်းပြင်ဒါပဲရှိတယ်မလားပညာကိုဖြောက်ဖို့အတွက်ပညာကိုဖြောက်ဖို့အတွက်ဟုတ်ပြီလားအဲ့ဒီလိုမျိုးပညာတွေကိုဖြောက်ဖို့အတွက်အစ္ဆဒဗဟိတပညာတွေကိုခွာပြီးတော့အစ္ဆဒကိုမြင်အောင်ကြည့်ဖို့အတွက်အဲ့တော့ဆိုတာကလူဆိုတာကအယိုးတွေအကြောတွေအသားတွေအသွေးတွေစုပေါင်းထားတဲ့เนาะခင်းလင်းပြင်တစ်ခုအစုအဝေးကိုဩရုပ်ရှိတဲ့เนาะလူပုဂ္ဂိုလ်လို့ခေါ်ရတာပဲတကယ်တော့လူဆိုတာတကယ်အရှိတရားဟုတ်ရဲ့လားအိမ်ဆိုတာတကယ်အရှိတရားဟုတ်ရဲ့လားအိမ်ဆိုတဲ့အောက်မှာအရှိတရားကနော်တစ်ပင်နေနော်တစ်သားတွေနွယ်တွေအမိုးတွေမြည်ညက်တယ်ဟာလာဟင်းလင်းပြင်းနေဒါကတကယ်အရှိတရားဟုတ်ပြီလားအဲ့ဒါကိုထပ်စိတ်မယ်ဆိုရင်တကထပ်ပြီးတော့အရှိတရားထပ်ရှာလို့ရသေးတယ်အခုကအိမ်ဆိုတဲ့ပြည့်ညက်ကိုဖြောက်ဖို့အတွက်ဆိုရင်နော်အဲ့ဒါလူငါသူလူဘယောက်ျားမိန်းမလို့ခေါ်တဲ့ပြည့်ညက်တွေကိုဖြောက်ချင်တယ်ဆိုရင်အိမ်ဥပမာကိုယူပြီးတော့ ဩငါတို့ဘယောက်ျားမင်းမတို့ခေါ်တဲ့ပညာချက်ဆိုတာကတကယ်တော့အယိုးရဲ့အသားရဲ့အရေးရဲ့အကျောရဲ့ဒီလေးမျိုးအပါဝင်အာကာသနဲ့ဖွဲ့စည်းထားတဲ့အရာတစ်ခုကိုလူတို့ခေါ်လိုက်တာပဲငါသူတော်ဘာလို့ခေါ်လိုက်တာပဲလို့နားလည်သွားရင်တော်တော်လည်းပြည့်ညက်ကိုမကြော်နိုင်လားကြော်နိုင်လားအဲကြော်နိုင်တော့အဲ့ဒီခန္ဓာကိုအစိတ်တိုင်းပါလေဗာရီပါတော့ဆိုတဲ့အခါကျတော့ကြည့်မျက်စိရောမပါဘူးလားဗျာအဲ့တော့မျက်စိရှိမယ်မျက်စိရလည်းမပြတ်နေဘူးဗေဒကအဆင်းထင်ကြအဆင်းကလည်းထင်တယ်အဲ့ဒီအဆင်းကိုလည်းပဲနှလုံးသွင်းမယ်ဆိုရင်မြင်စိတ်ဆိုတာမလာဘူးလားလာလားအဲ့တော့မျက်စိပြည့်နေတယ်ဒါမှမဟုတ်အဆင်းကလည်းမထင်ဘူးနှလုံးကလည်းမသွင်းဘူးဆိုရင်မြင်စိတ်လာပါမလားမလာဘူးနော်မျက်စိတော့ရှိတယ်အဆင်းကမထင်ဘူးနှလုံးမသွင်းဘူးဆိုရင်ကမြင်စိတ်လာပါမလားမျက်စိလည်းရှိတယ်အဆင်းကလည်းထင်တယ်နှလုံးမသွင်းဘူးဆိုပြန်ရင်လည်းမြင်စိတ်ဆိုတာဖြစ်ပါမလားအဲ့တော့မြင်စိတ်လေးတစ်ခုဓာတ်တဘာဝလေးတစ်ခုမြင်တဲ့ဓာတ်တဘာဝလေးတစ်ခုပေါ်ဖို့အတွက်ဆိုရင်မျက်စိလည်းကောင်းမှာမြင်စရာအဆင်းလည်းရှိမှာကိုကလည်းပဲအဲ့ဒီမြင်တဲ့အာယုံကိုနှလုံးသွင်းမှာမြင်တဲ့ဓာတ်တဘာဝလေးတခုမပေါ်ဘူးလားပေါ်လားအေးပေါ်လာတယ်အဲ့ဒီမြင်တဲ့ဓာတ်တဘာဝမှာအဲ့တော့မြင်စရာအရှင်းနဲ့မျက်စိကရုပ်တရားရူပခန္ဓာဟုတ်ပြီလားအဲ့ဒီမြင်တဲ့အရှင်းပေါ်မှာအာယုံပြုတ်ပြီးတော့မိမိတို့မှာခံစားချက်ဝေဒနာမလာဘူးလားလာလားအဲ့ဒါကဘာခန္ဓာဝေဒနာခန္ဓာအဲ့ဒီမြင်တဲ့အာယုံပေါ်မှာမှတ်သားတဲ့တင်ညာသဘောမလာဘူးလားလာလားအဲ့ဒါကဘာခန္ဓာတင်ရဲ့ခန္ဓာအဲ့ဒီအာယုံပေါ်မှာအခြေပြုပြီးတော့မိမိတို့မှာတုံ့ပြန်စိတ်ဆော်မှုဆိုတဲ့သင်္ခါရသဘောတရားမလာဘူးလားလာလားအဲ့ဒါကဘာခန္ဓာသင်္ခါရဲ့အဲ့ဒီမြင်တဲ့မြင်စိတ်လေးနဲ့တကွာနော်စိတ်အဆက်ဆက်ကိုဘာခန္ဓာဝိညာဉ်နဲ့ခန္ဓာအဲ့တော့မြင်မှုအခိုက်အတန့်လေးမှာခန္ဓာဘယ်နှပါးရှိလဲအဲ့ဒီမြင်မှုအခိုက်အတန့်မှာပေါ်တဲ့ခန္ဓာ၅ပါးကိုဝိပဿနာမရှိဘူးဆိုရင်တဏှာဥပါဒံအစွဲလမ်းကဝင်ပြီးတော့နေရာမယူဘူးလားယူလားအဲ့ဒါကြောင့်အဲ့ဒီမြင်တဲ့ခိုက်တက်မှာပေါ်တဲ့ခန္ဓာ၅ပါးဟာဝိပဿနာမရှိရင်ဥပါဒါနဲ့ခန္ဓာ၅ပါးဖြစ်သွားတယ်။ဘာခန္ဓာ၅ပါးဖြစ်သွားလို့အဲ့တော့မြင်မှုခိုက်တက်မှာဖြစ်တဲ့ခန္ဓာ၅ပါးဒီကြည့်နော်မျက်စိလည်းကောင်းမှမြင်စရာအဆင်းလည်းရှိမှနှလုံးလည်းတွင်မှဒါလို့အကြောင်းလုံလောက်မှဒီခန္ဓာ၅ပါးပေါ်လာအကြောင်းမလုံလောက်ရင်ဒီခန္ဓာ၅ပါးဖြစ်စင်လာရဲ့လားအဲ့ဒါဆိုရင်မြင်တဲ့ခိုက်တက်မှာပေါ်တဲ့ခန္ဓာ၅ပါးဒီအကြောင်းမရှိဘဲနဲ့အလိုလိုပေါ်လာတာလားအကြောင်းပေါင်းစုံညီညွတ်မှပေါ်လာတာလားအဲ့တော့မြင်ခိုက်မှာလည်းပဲခန္ဓာ၅ပါးရှိပြီးကြားခိုက်မှာလည်းပဲခန္ဓာဘယ်နှပါးတော့နားခိုက်မှာလည်းပဲခန္ဓာဘယ်နှပါးတော့အဲ့တော့စားတဲ့ခိုက်တက်မှာလည်းပဲခန္ဓာ၅ပါးခန္ဓာကိုတိတိမှလည်းပဲထိတွေ့တဲ့ခိုက်တက်လေးမှလည်းပဲခန္ဓာဘယ်နှပါးတော့နောက်အာယုံလေးကတစုံတစ်ခုကိုတွေးလိုက်တဲ့ခိုက်တက်မှာလည်းပဲခန္ဓာဘယ်နှပါးတော့ကြည့်ပေါ့တွေးတဲ့ခိုက်တဲ့ခန္ဓာ၅ပါးဘယ်လိုဖြစ်တုံးဆိုတော့ဦးဇင်းတို့အတွေးအာယုံလေးတွေဟာဟဲ့ဒီဟာရယာဝုထုလို့ခေါ်တဲ့နှလုံးသွေးမှာမှီပြီးဖြစ်နေတဲ့ဘဝမနောအကြည်ဓာတ်ကိုဒါထင်တယ်ဟုတ်ပြီလားအဲ့ဒီဘဝမနောအကြည်ဓာတ်ကနှလုံးသွေးဟာရယာဝုထုရုပ်ကိုမှီပြီးဖြစ်နေတာအဲ့လားဦးဇင်းတို့ယောဂီပုဂ္ဂိုလ်တို့ကတွေးလိုက်တဲ့အာယုံဒီအရင်တော့ကမြင်မှုတဲ့ရုပ်တွေဖြစ်ခြင်းဖြစ်မယ်အရင်တော့ကကိုယ်တဏ္ဍာမှာဖြစ်တဲ့စိတ်ခံစားမှုတွေဖြစ်ခြင်းဖြစ်မယ်အဲ့တော့လာထင်တဲ့အာယုံဒီရုပ်အာယုံလည်းဖြစ်ခြင်းဖြစ်မယ်နာအာယုံလည်းဖြစ်ခြင်းဖြစ်မယ်အဲ့ဒီထင်တဲ့အာယုံကအဲ့ဒီဘဝဒီသွေးအကြည်ဓာတ်ကိုမှီပြီးဖြစ်နေတဲ့ဘဝမနောအကြည်ဓာတ်အစစ်မှာလာရိုက်ခတ်တယ်လာရိုက်ခတ်တော့အဲ့ဒီအာယုံလေးပေါ်မှာဆင်ခဲဆင်ခဲနောက်ထပ်တွေးတော့တဲ့စိတ်တွေကြံစည်တဲ့စိတ်တွေထပ်ကမလာဘူးလားလာလားဒါဆိုရင်ဦးဇင်းတို့အဲ့ဒီတွေးတဲ့ခိုက်တက်မှာခန္ဓာ၅ပါးဖြစ်စဉ်အကြည်ဒီသွေးအကြည်ဓာတ်ကရုပ်တရားမလို့ဘာခန္ဓာလဲရူပခန္ဓာလာထင်တဲ့အာယုန်တွေမှာကိုမြင်မှုတွေ့မှုတဲ့ပုံကိုယ်တွေရဲ့ရုပ်ပုံတရံတွေဆိုလို့ရှိရင်ဘာခန္ဓာတို့ရူပခန္ဓာခံစားမှုတဲ့ဝေဒနာတို့မှတ်သားမှုတဲ့တင်ညာတို့ဆိုရင်ဒါဝေဒနာခန္ဓာဖြစ်တယ်။လောလောဆယ်ဒီအာယုန်ကိုအမိပြီးပြီးကိုကခံစားချက်ဖြစ်တယ်ဆိုရင်ဘာခန္ဓာပေါ်တော့ဝေဒနာခန္ဓာ။အဲ့ဒီအာယုန်တွေကိုပြန်ပြီးတော့မှတ်တယ်ဆိုရင်ဘာခန္ဓာပေါ်တော့တင်ညာခန္ဓာ။အဲ့ဒီအာယုန်တွေကိုယူပြီးတော့ကိုကလှုပ်ရှားမှုလုပ်တယ်ဆိုရင်ဘာခန္ဓာတို့အဲ့ဒီအာယုန်တွေကိုပြက်ပြက်သားသားသိတဲ့စိတ်အစဉ်တွေထပ်ခါထပ်ပေါ်တယ်ဆိုရင်အဲ့ဒီစိတ်ကဘာခန္ဓာတို့ကြားတဲ့ခိုက်တက်မှာလည်းခန္ဓာ၅ပါးနဲ့လွတ်ရတာအဲ့တော့ကြည့်မြင်တဲ့ခိုက်တက်မှာခန္ဓာ၅ပါးရှိသလိုကြားတဲ့ခိုက်တက်နဲ့ခန္ဓာ၅ပါးနားတဲ့ခိုက်တက်နဲ့ခန္ဓာ၅ပါးစားတဲ့ခိုက်တက်နဲ့ခန္ဓာ၅ပါးထိတဲ့ခိုက်တက်နဲ့ခန္ဓာ၅ပါးတွေးတဲ့ခိုက်တက်နဲ့ခန္ဓာ၅ပါးတို့အဲ့ဒီခန္ဓာ၅ပါးဖြစ်စဉ်ကကြည့်အဲ့တော့နောက်ဆုံးဒီနေရာမှာဦးဇင်းတို့နောက်ဆုံးဒီတွေးတဲ့ခိုက်တက်မှာကြည့်တဲ့အတွေးအာယုံရှိပေမဲ့ဘဝမနောအကြည်ဓာတ်မရှိရင်ဟင်ဟောအဲ့ဒီအတွေးအာယုံနဲ့ပတ်သက်တဲ့ခန္ဓာ၅ပါးလာလို့ရပါမလားဘဝမနောအကြည်ဓာတ်တော့ရှိတယ်အတွေးအာယုံတွေမထင်လည်းပဲဒီအတွေးအာယုံနဲ့ပတ်သက်ပြီးခုပေါ်တဲ့ခန္ဓာ၅ပါးပေါ်နိုင်မှာမလားအဲ့တော့အတွေးအာယုံကလည်းရှိမှာဘဝမနောအကြည်ဓာတ်ဆိုတဲ့အခန်းကလည်းရှိမှာကိုယ်ကလည်းနှလုံးသွင်းမှာဒီအကြောင်းပေါင်းစုံညီမှာ တွေးတဲ့အခိုက်အတန့်မှာရှိတဲ့ခန္ဓာ၅ပါးမပေါ်လားပေါ်လားအဲ့တော့လောလောဆယ်ပစ္စုပန်မှာဦးဇင်းတို့တရားခမတွေမြင်ခိုက်လာခန္ဓာ၅ပါးရှိတယ်ဆိုတာလည်းပဲနော်မျက်စိရှိလို့နော်နော်မြင်စရာအဆင်းရှိလို့နှလုံးသွင်းလို့ဒီအကြောင်း၃ချက်ကြီးလို့မြင်ခိုက်ခန္ဓာ၅ပါးပေါ်လာအတန်ကြားစရာအတန်ရှိလို့ကိုယ်ကနားရှိလို့ကိုယ်ကနှလုံးသွင်းလို့ဒီအကြောင်း၃ခုကြီးမှာကြားစရာခန္ဓာ၅ပါးပေါ်လာနော်နောက်တစ်ခါနှာခေါင်းရုပ်ရှိလို့အနံ့ရုပ်ရှိလို့ကိုယ်ကလည်းနှလုံးသွင်းလို့နံစဲအခိုက်အတန့်ခန္ဓာ၅ပါးပေါ်လာရှားကြည့်တဲ့ရှိလို့အရသာရှိလို့အဲ့ဒါကိုလည်းကိုယ်ကအာရုံပြုလို့ဒီလိုအကြောင်းပေါင်းစုံညီညွတ်တဲ့အတွက်ကြောင့်စားစဲအခိုက်အတန့်ခန္ဓာ၅ပါးပေါ်လာကိုယ်ကြည့်တဲ့ရှိလို့အတွေ့ဖွတ်တတ်တဲ့ရှိလို့ကိုယ်ကလည်းနှလုံးသွင်းလို့ထိစဲအခိုက်အတန့်ခန္ဓာ၅ပါးပေါ်လာဘဝမနောအကြည့်တဲ့ရှိလို့အတွေ့အာရုံရှိလို့ကိုယ်ကလည်းနှလုံးသွင်းလို့ဒီအကြောင်းပေါင်းစုံညီညွတ်လို့တွေးစဲအခိုက်အတန့်မှာခန္ဓာ၅ပါးမပေါ်ဘူးလားပေါ်လာအဲ့တော့ဦးဇင်းတို့လက်ရှိပေါ်လိုက်တဲ့ခန္ဓာ၅ပါးတိုင်းဟာဒီလိုအကြောင်းပေါင်းစုံငါနေကျေးဇူးမပြုတ်နေဘူးလားပြုတ်နေလားအဲ့တော့အကြောင်းပေါင်းစုံမရှိဘဲနဲ့ဒီလိုခန္ဓာ၅ပါးဖြစ်စဉ်တွေပေါ်ပါမလားမပေါ်ဘူးကြည့်နော်အဲ့တော့အကြောင်းကိုမြင်ရင်အကျိုးကိုမမြင်ဘူးလားမြင်လားကြည့်ပေါ်နော်မျက်စိရဲ့အဆင်းရဲ့နှလုံးသွင်းမှုရဲ့သုံးခုကအကြောင်းခံပေးလိုက်လို့ဉာဏ်စဲခန္ဓာ၅ပါးပေါ်တယ်သဘောပေါက်လားနော်ကြည့်မျက်စိနဲ့အစင်းကဘာခန္ဓာရူပခန္ဓာအဲ့ဒီမျက်စိနဲ့အစင်းကိုအကြောင်းပြုပြီးတော့မြင်စိတ်ပေါ်တဲ့အခါမှာခံစားမှုဝေဒနာမလာဘူးလားလားလားမှတ်သားမှုပညာမလာဘူးလားလားလားစိတ်ဆော်မှုသင်္ခါရမလာဘူးလားလားလားအဲ့ဒီမြင်စိတ်ခန္ဓာမလာဘူးလားလားလားအဲ့တော့အဲ့ဒီမြင်စဲခိုက်တတ်မှာခန္ဓာ၅ပါးဖြစ်ဖို့ဟာမျက်စိရုပ်ရဲ့အစင်းရုပ်ရဲ့နှလုံးသွင်းမှုရဲ့ဒီအကြောင်းသုံးချက်မရှိဘဲနဲ့ဖြစ်လို့ရပါမလားမရဘူးအဲ့တော့အကြောင်းငါလည်းပဲမမြဲတော့အကျိုးခံတာငါပါလေမြဲပါမလားအဲ့တော့အကြောင်းပြက်တော့အကျိုးပြက်အကြောင်းဖြစ်တော့အကျိုးဖြစ်အဲ့တော့အကျင့်ယောဂီပုဂ္ဂိုလ်တယောက်ကအကြောင်းကိုမြင်ရင်အကျိုးကိုလည်းမြင်တယ်အကျိုးကိုမြင်ရင်အကြောင်းကိုလည်းမြင်တယ်အဲ့ဒီလိုအကျိုးနဲ့အကြောင်းဆက်ဆက်တာတွေကိုမြင်ရင်အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာဆိုတာမြင်တယ်ဘယ်အရာမှတသက်မှတ်ထဲမြဲမနေဘူးဖြစ်ပြီးပြည့်ရတယ်ဆိုတာမမြင်ဘူးလားမြင်လားအဲ့ဒီလိုမြင်မှပေါ်စေခန္ဓာ၅ပါးပေါ်မှာစွဲနေတဲ့တဏမာနဒိဋ္ဌိအစွဲလမ်းတွေကိုမလျှော့နိုင်လားလျှော့နိုင်လားနှုတ်မဝင်ရင်ဒီဥစ္စေတို့အခုမြင်စေခိုက်တတ်မှာပေါ်တဲ့ခန္ဓာ၅ပါးကိုလည်းကိုယ်ကမြဲတယ်ထင်မယ်ကြားစေခိုက်တတ်မှာပေါ်တဲ့ခန္ဓာ၅ပါးနံစေခိုက်တတ်မှာပေါ်တဲ့ခန္ဓာ၅ပါးစားစေခိုက်တတ်မှာပေါ်တဲ့ခန္ဓာ၅ပါးထိစေခိုက်တတ်မှာပေါ်တဲ့ခန္ဓာ၅ပါးတွေးစေခိုက်တတ်မှာပေါ်တဲ့ခန္ဓာ၅ပါးဒီခန္ဓာ၅ပါးတွေရဲ့အကြောင်းကိုကိုယ်ကမသုံးသပ်နိုင်ဘူးမစင်ရင်နိုင်ဘူးမမြင်နိုင်ဘူးဆိုရင်ပေါ်စေခန္ဓာ၅ပါးကိုကိုယ်ကမြဲတယ်လို့ထင်အဲ့တော့ဒီပေါ်တဲ့ခန္ဓာ၅ပါးမှာချစ်ရဆံရဆံရမျက်စိနားနာရှာကိုစိတ်ဆိုတဲ့အတွင်းအခံအကြောင်းမရှိဘူးလားအရှင်းအတန်အနတ်ရတာအတွေ့ဆိုတဲ့ဘာဟိတာယတနာဆိုပြောတဲ့အပြင်အာရဏ၆ပါးကိုမရှိဘူးလားအဲ့ဒီအစ္ဆတမျက်စိနားနာရှာကိုစိတ်ရဲ့ဗေဒအရှင်းအတန်အနတ်ရတာအတွေ့လို့ခေါ်တဲ့အာယုံ၆မျိုးရဲ့နော်အစ္ဆတိကယတနာနဲ့ဘာဟိတာယတနာဒီနှစ်မျိုးရှိတော်လည်းပဲနှလုံးသွင်းမှုမရှိဘူးဆိုရင်လည်းဒီခန္ဓာ၅ပါးဖြစ်စဉ်ကလာရဲ့လားအဲ့တော့ဒီလိုအကြောင်းသုံးခုကနေကျေးဇူးပြုလိုက်တဲ့အတွက်ကြောင့်ဦးဇင်းတို့တရားတော်မှာတို့တန်တယ်မှာဖြစ်စေခန္ဓာ၅ပါးဖြစ်စဉ်ကဆက်တိုက်ပေါ်ရတာအဲ့တော့ဖြစ်စေခန္ဓာ၅ပါးဒီဒီလိုအကြောင်းတရားတွေပေါ်မှာမှီပြီးရက်တည်နေရတော့အကြောင်းတွေကမမြဲတော့ဒီပေါ်စေခန္ဓာ၅ပါးလည်းမြဲပါမလားအဲ့ဒီလိုမမြဲဘူးလို့သိရင်ပေါ်စေခန္ဓာ၅ပါးပေါ်မှာစွဲနေတယ်တဏှာနဲ့စွဲခြင်းမာနနဲ့စွဲခြင်းဒိဋ္ဌိနဲ့စွဲခြင်းဆိုတဲ့အစွဲလမ်းကိုမလျှော့နိုင်လားလျှော့နိုင်လားအဲ့ဒီလိုမှမဟုတ်ဘူးဆိုရင်ဒီတဏ္ဍာမာနဒိဋ္ဌိကိုမလျှော့နိုင်ဘူးမလျှော့နိုင်ဘူးဆိုရင်ဒီတဏ္ဍာမာနဒိဋ္ဌိကနေပေါက်ဖွာပေးလိုက်တဲ့ဒုက္ခသစ္စာကိုမင်းစားမတိုးဘူးလားတိုးလားအဲ့တော့ဒီလိုအကြောင်းအကျိုးတွေကိုသုံးသပ်လိုက်နိုင်လို့အကြောင်းကြောင့်အကျိုးဖြစ်အကြောင်းကြောင့်အကျိုးဖြစ်အကြောင်းပြက်တော့အကျိုးပြက်ဖြစ်ပြီးပြက်တယ်လို့အနိစ္စဉာဏ်နဲ့ဒုက္ခဉာဏ်နဲ့အနတ္တဉာဏ်နဲ့ထင်လာပြီဆိုရင်ဒုက္ခသစ္စာအကြောင်းကောင်းကောင်းမသိဘူးလားသိလားဒုက္ခသစ္စာအကြောင်းကောင်းကောင်းသိပြီဆိုရင်ဒုက္ခသစ္စာနဲ့ဆက်ဆက်နေတဲ့ဒီခန္ဓာ၅ပါးအပေါ်မှာဆွေလာညတဏမာနဒိဋ္ဌိဆိုရယ်သမုဒိယသစ္စာလာပါမလားသမုဒိယသစ္စာငြိမ်းသွားတယ်သမုဒိယသစ္စာငြိမ်းရင်သမုဒိယသစ္စာမွေးဖွားမယ်နောက်ထပ်ခန္ဓာဒုက္ခသစ္စာလာပါမလားအဲ့ဒီလိုအကြောင်းပြက်တဲ့အတွက်ကြောင့်အကျိုးအကြောင်းသမုဒိယသစ္စာတွေချုပ်သွားတဲ့အတွက်ကြောင့်နောက်ထပ်အဲ့ဒီအကြောင်းသမုဒိယသစ္စာတွေကပေးမဲ့ခန္ဓာ၅ပါးအကျိုးဒုက္ခသစ္စာတွေချုပ်ငြိမ်းသွားခြင်းဒီပင်လင်និရောဓသစ္စာဘာသစ္စာလဲအဲ့ဒီလိုនិရောဓသစ္စာဖြစ်ဖို့အတွက်ဒီခန္ဓာဒုက္ခသစ္စာရဲ့အမှန်တိုင်းမြင်အောင်ကြည့်ရတဲ့မဂ္ဂသစ္စာအကူအညီမပါဘဲနဲ့ဖြစ်ပါမလားဒါဆိုရင်ဥစဉ်တဲ့ယောဂီပုဂ္ဂိုလ်တွေမှာမဂ္ဂသစ္စာနဲ့ဒုက္ခသစ္စာကိုစောင့်ကြည့်ရတာ ဘာသစ္စာနဲ့ဘာသစ္စာကိုစောင့်ကြည့်ရတာလဲမေကသစ္စာလို့ခေါ်တဲ့မှန်ကန်တဲ့ဉာဏ်အမြင်နဲ့ဒုက္ခသစ္စာကိုမြင်အောင်ကြည့်မြင်အောင်ကြည့်လိုက်ရင်ဒုက္ခသစ္စာပေါ်မှာဆွဲနေတဲ့တဏ္ဍသမုဒိယသစ္စာကိုမပယ်နိုင်ဘူးလားပယ်နိုင်လားအဲ့တော့ယောဂီပုဂ္ဂိုလ်တို့ဟာတဏ္ဍကိုပယ်ရမှာလားဒုက္ခကိုမြင်အောင်ကြည့်ရမှာလားဒုက္ခကိုမြင်အောင်ကြည့်လိုက်ခြင်းသည်ပင်လင်ဒုက္ခကိုဒုက္ခမှန်သိခြင်းသည်ပင်လင်တဏ္ဍကိုပယ်ပြီးသားဖြစ်မသွားဘူးလားအဲ့တော့ယောဂီပုဂ္ဂိုလ်တို့အတို့ကပေါ်ရာကိုရှုဘာကိုရှုရမလဲပေါ်လာတဲ့ခန္ဓာပေါ်မှာပေါ်လာတဲ့သဘောတရားကိုမြင်အောင်ကြည့်ပေါ်လာတဲ့သဘောတရားကိုမြင်အောင်ကြည့်တိုက်တော့အဲ့ဒီပေါ်လာတဲ့သဘောတရားရဲ့မမြဲခြင်းရဲ့နော်မမြဲတဲ့သဘောဆင်းရဲတဲ့သဘောအဆိုးမရတဲ့သဘောလက္ခဏာကြီး၃ချက်မြင်ပြီဆိုရင်အဲ့ဒီခန္ဓာ၅ပါးပေါ်မှာဆွဲနေတဲ့တမုဒိယသစ္စာကိုပယ်တတ်ပြီးသားဖြစ်သွားပြီတမုဒိယသစ္စာပယ်တတ်ပြီးသားဖြစ်သွားရင်ဒီတမုဒိယသစ္စာကမွေးဖွားပြီးမဲ့ဒုက္ခသစ္စာတွေကဝိမိစာတွေကငြိမ့်နေအဲ့ဒီငြိမ့်သွားခြင်းတွေပြင်မဲ့និရောဓသစ္စာဘာသစ္စာလဲအဲ့တော့ဦးဇင်းတို့တရားကမှတို့ရှင်သာရိပုတ္တရာတရားဥပနဲ့တီးခဲ့တာကြည့်လိုက်လौတမြကုသိုလ်မှန်တယ်များဒီဘဲအောက်မှာကျုံးဝင်တယ်တို့သစ္စာ၄ပါးဘယ်ရောက်မှကျုံးဝင်တော့အဲ့တော့ဒီနေရာမှာလောတမြကုသိုလ်ဒီအဆင့်မြင့်ဆုံးဝိပဿနာကုသိုလ်ပြောရမယ်။ဘာကုသိုလ်ပြောရမလဲ?ဝိပဿနာကုသိုလ်ဆိုတာခန္ဓာဖြစ်စဉ်မှာပေါ်လာတဲ့သဘာဝတွေကိုမြင်အောင်စိုက်ကြည့်လိုက်တဲ့အခါဝိပဿနာဖြစ်စဉ်မှာနော်ဝိပဿနာဉာဏ်ဒီမေကသစ္စာမေကသစ္စာနဲ့ဒုက္ခသစ္စာရဲ့သဘောကိုမြင်တယ်။အဲ့တော့နိရောဓနော်သမုဒိယသစ္စာတွေချုပ်ငင်းသွားတယ်။အဲ့တော့နိရောဓသစ္စာပေါ်တယ်အဲ့တော့သစ္စာ၄ပါးထဲမှာဝိပဿနာဉာဏ်ကုသိုလ်ဖြစ်အောင်လုပ်ချင်းဒီပင်နဲ့သစ္စာ၄ပါးထဲမှာအကျုံးဝင်သွားလားဝင်သွားလားဝင်သွားတယ်ဒါကြောင့်เนาะအရှင်သာရိပုတ္တရာကိုလိုမြတ်ကြီးကဒီကျင့်စဉ်အတိုင်းပထမဖြစ်ပထမကယောဂီပုဂ္ဂိုလ်တို့ဒီတုတ်တံမှာပြန်ကြည့်လိုက်ရင်စပြီးတော့အထုံးမဲ့ပုဂ္ဂိုလ်ဟာတမာတိရလာပြီးရင်ဒီခန္ဓာကိုယ်မှာဓာတ်ကြီး၄ပါးနဲ့အရင်ဉာဏ်ကြည့်ရမယ်ဘာနဲ့ဉာဏ်ကြည့်ရမလဲဓာတ်ကြီး၄ပါးနဲ့မြင်အောင်ကြည့်တာလို့နောက်ပိုင်းကျတော့ဓာတ်6ပါးအာယုံ6ပါးနဲ့ခန္ဓာ5ပါးဖြစ်စဉ်မြင်အောင်ကြည့်ရမယ်ဒီသဘောဒီတုတ်တံမှာတော့နော်ဒါတော့ဟိုယောဂီပုဂ္ဂိုလ်တိုင်းဘယ်ရစရမယ်ဆိုတော့မသိနိုင်ပေမဲ့ဒီတုတ်တံကညွန်ပြတာတော့ဒီနီးလဲရှိတယ်ဆိုတာမှတ်ထားပေါ့ဟုတ်ပြီလားဒီနီးလဲရှိတယ်ဒီနီးနဲ့လည်းတွားလို့ရတယ်ဆိုတာမှတ်ထားပေါ့ကိုကကိုယ့်စရိုက်ကဘယ်နီးနဲ့တွားလို့ရမယ်ဆိုတာမသိနိုင်ဘူးဟုတ်တယ်မလားအဲ့တော့ကိုကတမာရီထူထောင်လို့တမာရီရလာတဲ့အခါများသောအားဖြင့်ဓာတ်ကြီး၄ပါးကထင်ရှားရှိနေရဆိုတော့ဓာတ်ကြီး၄ပါးပေါ်တဲ့ယောဂီကများပါတယ်ဦးဇင်းတို့တွေ့ရတာတော့လေဓာတ်ကြီး၄ပါးတွေကတစ်ခုခုပေါ်ပြီးတော့မှအဲ့ဒီဓာတ်ကြီး၄ပါးတွေဖောက်ပြန်မှုကိုအကြောင်းပြုပြီးတော့ခံစားမှုဝေဒနာပဲဝေဒနာနုပဒနာတတိပဒံရှုရတာတို့တခါတလေအဲ့ဒီပေါ်လာတဲ့ဝေဒနာတွေပေါ်မှာပေါ်လာတဲ့ဓာတ်တွေရဲ့ဖောက်ပြန်မှုပေါ်မှာမူတည်ပြီးတော့တခါတလေမခံမရနိုင်ဖြစ်တဲ့အခါမှာစိတ်တွေဖြစ်စင်နေဒရဇတ်ဖြစ်လာတဲ့အခါစိတ်ကိုပြန်ရှုရတဲ့စိတ်တဏုပဒနာတို့နော်အဲ့တော့ယုတ်တည်ရဲ့ဖြစ်စဉ်ဓာတ်သဘာဝတွေရဲ့ဖြစ်စဉ်ကိုကာယ ानु ပတ္တနာတတိပဌာန်ဘာတတိပဌာန်လဲဒီခန္ဓာကိုယ်မှာဓာတ်ကြီး၄ပါးကဘယ်နေရာမှာဆိုရှိနေရလဲရှိနေတဲ့ဓာတ်သဘာဝကိုမြင်အောင်ကြည့်လိုက်တော့အဲ့ဒီဓာတ်သဘာဝတွေရဲ့အဖြစ်ဒီသဘောသဘာဝအမှန်ကိုကြည့်နေခြင်းဒီကာယ ानु ပတ္တနာတတိပဌာန်ဘာတတိပဌာန်လဲတခါတလေအဲ့ဒီလိုဓာတ်သဘာဝတွေရဲ့အထဲမှာအပြန်အလှန်ပူလာအေးတာတွေရဲ့တွန်းထိုးမှုတွေဖောက်ပြန်မှုတွေကြောင့်တခါလေမခံမရနိုင်ဖြစ်တဲ့အခါဝေဒနာနုပဒနာရှုမှတ်ရတာရှိတယ်။ဟုတ်ပြီလား?အဲ့ဒါကျတော့ဝေဒနာကိုမှတ်တော့ဝေဒနာနုပဒနာတတိပဌာန်။ဘာတတိပဌာန်လဲ?တခါတလေကျတော့အဲ့ဒီလိုမျိုးဓာတ်သဘာဝတွေမှတ်ရင်းနဲ့နော်အဖြစ်ပြက်မမြင်အောင်လားဆိုပြီးတော့ဒေါသတွေပါလေကိလေသာကြားခုတက်တယ်တခါလေကိုအားမလို့အားမင်းသူများတွေကမြင်မိငါဘာလို့မမြင်ရတာလဲနော်ငါမှပါရမီမရှိလို့လားဆိုပြီးတော့တခါတလေစိတ်တခွန်အားတွေကြားတဲ့စိတ်တွေဆွယုတ်တဲ့စိတ်တွေဒေါသတွေမလာဘူးလားလာလားအဲ့ဒီစိတ်ကိုလည်းပဲပြန်မှတ်စိတ်ကိုစိတ်နဲ့ပြန်မှတ်အဲ့ဒါစိတ်တဏှုပတ္တနာဒေါသပေါ်ရင်ပေါ်တယ်ပေါ်တယ်စိတ်တတ်တွေကြားရင်ကြားတယ်ကြားတယ်နော်စိတ်ညစ်ညစ်တယ်ညစ်တယ်အဲ့ဒီလိုပြန်မှတ်လိုက်လို့ရှိရင်ကိုညစ်တဲ့စိတ်ကိုပြန်အရှုခံထားနော်မကျေနပ်တဲ့စိတ်ကိုအရှုခံပြန်ထားလိုက်ပြီးရှုလိုက်ရင်ဘာနုပဒနာလဲဖြစ်တယ်စိတ်တာနုပဒနာအဲ့တော့တတိပဋ္ဌာန်လေးခုကတစ်ခုနဲ့တစ်ခုအဲ့ဒီလိုမျိုးဆက်နွယ်သွားတယ်လို့ဦးဇင်းတို့ဒီလိုယူဆလို့ရပါတယ်အဲ့တော့ဒီရှင်သာရိပုတ္တရာကိုရောမြတ်ကြီးကဒီယဟန်တော်တွေကိုပထမဆုံးဓာတ်ကြီး၄ပါးနီးနဲ့တမတ္တလဉာဏ်ဖြစ်အောင်ဗေဒဓာတ်ကြီး၄ပါးတွေရဲ့ဒီလောက်ဒုတယ်ကြီးမားတဲ့ပထဝီဓာတ်တွေအာဘောဓာတ်တွေတိဇောဓာတ်တွေဝါယောဓာတ်တွေပြင်ပကမ္ဘာလောကကြီးထဲမှာဖောက်ပြန်နေရတယ်နေ့စဉ်နဲ့ညမကြားရလားကြားရလားအဲ့ဓာရီကိုအာရုံယူပြီးတော့အစ္ဆဒတ်မှာယောဂီပုဂ္ဂိုလ်ပေါ်တဲ့ပထဝီဓာတ်ကိုလည်းမမြဲဘူးအနိစ္စအနိစ္စအဘောဓာတ်ကိုလည်းမမြဲဘူးအနိစ္စမြင်အောင်သုံးသပ်ပေါ့ပထမတော့တခါလေးနှုတ်နဲ့လည်းပါခြင်းပါသားလိမ့်မယ်စိတ်နဲ့လည်းပါခြင်းပါသားလိမ့်မယ်ကိုကမှမမြင်သေးတာဘူးဗျဟုတ်ပြီလားမြင်မှများရှုမှများရင်ကြာလာတော့ ဖြစ်တာပြက်တာမြင်သွားပြီးတော့ဥဒိယပြဉ္ဉံတက်မှာပေါ့ဥဒိယပြဉ္ဉံတက်ပြီဆိုရင်ဟိုဘက်ကျတော့ဝိပဿနုပ္ပကိတွေကကျော်သွားပြီးတော့ဟိုဘက်ဘင်္ဂဉ္ဉံဒိယဉ္ဉံကျတော့ဉာဏ်ကဥဆောင်သွားတယ်လို့မှတ်တဲ့ယောဂီတွေကဟောစာရဲရောအဲ့ဒီလိုပြောတယ်ဉာဏ်ပိုင်းဆိုင်မှာအဲ့ဒီသမထနာဉာဏ်နဲ့ဥဒိယပြဉ္ဉံဖြစ်ဖို့ကနည်းနည်းခက်တယ်သမထနာဉာဏ်နဲ့ဥဒိယပြဉ္ဉံဖြစ်ပြီဆိုရင်ယောဂီပုဂ္ဂိုလ်ဟိုဘက်ကျတော့ဉာဏ်ကဥဆောင်ပြီးခေါ်သွားတယ်ဘလို့ဆက်မှတ်အမယ်ဆိုတာအာယုန်ထဲမှာဆက်ပေါ်ပြီးတော့ဦးဇင်းတို့ရုပ်ရှင်ပိတ်ကားကြီးမှာပေါ်တဲ့ဟာကိုအသာလေးစောင့်ကြည့်သလိုပဲခန္ဓာထဲမှာပေါ်တဲ့ပြတဲ့ဟာကိုကိုကအသာလေးမပင်မပန်လိုက်ကြည့်နေဦးမယ်လို့ဆိုတယ်။ဉာဏ်ကခေါ်သွားတယ်ဉာဏ်ကတင်သွားတယ်မုတ်ဆိုးကိုနော်ဒီသားကောင်ကတင်ပေးသွားသလိုပဲမှတ်တဲ့အာယုန်ကနေမှတ်တဲ့ဉာဏ်ကိုတင်သွားတယ်လို့ဆိုပါတယ်။အဲ့တော့တော်တော်စီယောဂီပုဂ္ဂိုလ်တွေတမန္တနဉာဏ်မတင်သေးဘူးဆိုရင်တမန္တနဉာဏ်ထေရအရှင်သာရိပုတ္တရာပြတဲ့နည်းကဒိဋ္ဌအကုဏ္ဏီယူပြီးအစ္ဆဒ္ဒကိုဉာဏ်လှဲ့တဲ့နည်းပြတာပဲအဲ့တော့နော်မိမိတို့ဇေယိုက်နဲ့ဉာဏ်နဲ့ကြိုက်ရင်သုံးလေးပေါ့နော်ဤကဲ့သို့မိမိတို့အရှင်သာရိပုတ္တရာပြသောနည်းဖြင့်မိမိတို့ရဲ့ခန္ဓာကိုယ်မှာရှိတဲ့ဓာတ်ကြီး၄ပါးကို၎င်းဓာတ်ကြီး၄ပါးကိုရှုပါများသဖြင့်မိမိတို့ခန္ဓာကိုယ်မှာဖြစ်စေမြင်စေကြားစေနံစေစားစေထိစေတွေးသိစေအခိုက်အတန့်မှာပေါ်သောခန္ဓာ၅ပါးတို့ကို၎င်းသူခန္ဓာဖြစ်စဉ်တို့ရဲ့အကြောင်းအကျိုးတို့ကို၎င်းရှုမြင်သုံးသပ်နိုင်၍အဖြစ်ပျက်တွေကိုမြင်ပြီးတကလောက်ထိုဝိပဿနာဉာဏ်တို့ဖြင့်မဉဏ်ဖိုးဉဏ်တို့ရောက်အောင်ခြင်းဉဏ်ကြိုးကိုကြိုးစားအားထုတ်နိုင်၍မလိုချင်သောဒုက္ခများအလုံးချုပ်ရင်းပြီးတန်တိဒုက္ခလို့ခေါ်တဲ့និရောဓသစ္စာကိုအေကံကိုးစီကိုငှမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း